ဒီတစ်ပတ်ဒီနေ့သာသနာတော်နှစ်2555နှစ်မြန်မာကောဇာတက္ကရာ1383ခုနှစ်တရင်ကျော်လာဆန်း12ရက်2011ခုနှစ်ခရစ်နှစ်2011ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရီးယားဒေလီစီတီမျိုးဆာရာမွန်ဒီဒဲရီထေရဝါဒဓမ္မအသင်း၌ထေရဝါဒဓမ္မအသင်းကဆင်းရဲကျင်းပအပ်တဲ့တနင်္ဂနွေဓမ္မသင်တန်းမှာဦးဇင်းတို့ဒီကနေ့ဓမ္မဒါနတရားအလှူပေးလူသွားမဲ့တုတ်တော်ကတော့တုတ်ပိဋကတ်သုံးပုံတို့တွင်တုတ်ဒါနပိဋကတ်အပါဝင်နေကေ9ရက်တို့တွင်မေဇိမနေကေ၌ပါဝင်သည့်မူလပဏာတပါဠိတော်မဟာဟတိပရောပမတုတ်ထိုမဟာဟတိပရောပမတုတ်ကိုဦးဇင်းတို့ဓမ္မဖြင့်လောကဓာတ်ကိုကြော်ဖြတ်ခြင်းဆိုတဲ့ကောင်းစဉ်နဲ့တရားလူပေးလူတော်မှာဖြစ်ပါတယ်အဲ့တော့ဓမ္မဖြင့်လောကဓာတ်ကိုကြော်ဖြတ်ခြင်းဒီတုတ်ကိုဦးဇင်းအချင်းချင်းရေးဖို့ကြိုးစားနေမဲ့မြန်မာစကားလုံးရေးတဲ့အခါမှာဘာသာပြန်တဲ့အခါမှာအမှားရင်အတိန်ချော်ဖြစ်မှာဆိုတာလည်းဘလို့မှရေးမရတာလည်းမြမပြန်ပဲပေးလိုက်တာအဲ့တော့ဦးဇင်းတို့ဒီမဟာဟတ္တိဘရောပမတုတ်ကတော်တော်လေးတရားအထုတ်တဲ့ယောဂီတွေအတွက်တော်တော်လေးကိုအကျိုးကျေးဇူးပြုမဲ့တုတ်ပါဦးဇင်းတို့တရားတော်မတို့လောကထဲနေကြတာဆိုတော့လောကထဲမှာအခက်အခဲဆုံးရင်ဆိုင်ရတာကဒွါရ6မျိုးအိန္ဒြေ6မျိုးဒီ6မျိုးထဲမှာအကုသိုလ်အဖြစ်အများဆုံးကဘယ်အပေါက်တွေကနေဝင်လာတာလဲဘယ်တကားပေါက်တွေကနေဝင်လာတာကအကုသိုလ်အဖြစ်အများဆုံးလဲဆိုတော့နာဆိုတဲ့သောတဒွါရတကားပေါက်ရယ်ခန္ဓာကိုယ်ဆိုတဲ့ကာယဒွါရတကားပေါက်ရယ်ဒီနှစ်ခုကနေအကုသိုလ်အများဆုံးဝင်တတ်ပါတယ်ကြံတဲ့နေရာကအကုသိုလ်ဝင်တယ်ဆိုတာကကြံတဲ့မျက်စိတို့ရှာတို့နှာခေါင်းတို့အတွေးအာယုံတို့ကနေဝင်တဲ့အကုသိုလ်ဆိုတာကနေပါပါတယ်အဲ့တော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီအရေးကြီးတဲ့ကြံတဲ့ ద్వార တွေမှာမဟောပဲနဲ့ဒီ ద్వార နှစ်ခုကနေအကုသိုလ်အဖြစ်များတယ်လို့အဲ့ဒီ ద్వార နှစ်ခုကနေဖြစ်တတ်တဲ့လောကဓာတ်တွေလာရိုက်ခတ်တတ်တဲ့လောကဓာတ်တွေကိုဘလို့နီးနဲ့အကုသိုလ်မဖြစ်အောင်ကြော်ရမလဲဒါဝတိကထားဟောထားတဲ့သုတ်တော်ပါတော်တော်လေးယောဂီဒီပုဂ္ဂိုလ်ဒီသုတ်တော်ကိုမကြမကြလေးပြန်ပြီးတော့လေ့လာတဲ့နဲ့ဖတ်တဲ့နဲ့ဆရာတော်ကြီးတွေဟောထားတာရှိရဲ့နားသက်ပါတယ်တော်တော်လေးအကျိုးကျေးဇူးများတဲ့သုတ်တော်ပါအဲ့တော့ဦးဇင်းတို့ဒီမဟာကပိနမထေရကိုမြတ်စွာဘုရားဟောတဲ့ဓာတ်6မျိုးဒီပုံမှာအခြေခံပြီးတော့မှဒီတုတ်နဲ့ဆက်နေတာဆိုတော့ဦးဇင်းတို့ဒီတုတ်ကိုအကျိုးကျေးဇူးများတဲ့အတွက်ကြောင့်ဒီတုတ်ကိုဓမ္မဒါနပေးလူဖို့ရွေးချယ်ဖြစ်သွားတာပါအဲ့တော့ဒီတုတ်ရဲ့အခြေအနေလေးကိုကြည့်လိုက်တဲ့အခါမြတ်စွာဘုရားဇေရုံကျောင်းမှာတရင်တုံးတဲ့အချိန်အရှင်သာရိပုတ္တရောမြတ်ကြီးကယဟန်တော်များကိုဟောကြားတဲ့တုတ်တော်ပါပထမဆုံးရှင်သာရိပုတ္တရာကိုရောမြတ်ကြီးကယဟန်တော်များကိုငါရှင်ယဟန်တို့တဲ့ဥပမာလေးတစ်ခုပြောခြင်းပါတယ်ကုန်းပေါ်မှာနေတဲ့တတ္တဝါတွေအာလုံးထဲမှာဆင်းဟာအကြီးဆုံးပဲကုန်းပေါ်မှာနေကြတဲ့သွားလာကြတဲ့တတ္တဝါတွေရဲ့ခြေရာအကုန်လုံးဟာဆင်းခြေရာတဲ့ကြီးရဲ့ခြေရာတစ်ခုမှမရှိဘူးတဲ့ကုန်းနေတတ္တဝါအာလုံးရဲ့ခြေရာမှန်သမျှသည်ဆင်ခြေရာအောက်ပါပဲအကျုံးဝင်သလိုပါပဲဘာလို့တော့ဆိုတော့ဆင်ဟာအကြီးဆုံးအကောင်ဖြစ်တဲ့အတွက်ကြောင့်ဒါကြောင့်ကုန်းနေတတ္တဝါထဲမှာဆင်ခြေရာဟာအကြီးဆုံးလို့ခေါ်ဆိုရသလိုပဲတဲ့ကုသိုလ်တရားအာလုံးဟာနောက်ဆုံးအနှစ်ချုပ်လိုက်တော့သစ္စာ၄ပါးလည်းရောက်လာတာပါပဲတဲ့အဲ့တော့ကုသိုလ်တရားအာလုံးဟာသစ္စာ၄ပါးဆိုတဲ့ဆင်ခြေရာအောက်မှာအကုန်လုံးအကျုံးဝင်သွားတယ်။အဲ့ဒီလိုတရားဥပနဲ့တည်လိုက်ပါတယ်။အဲ့တော့အဲ့ဒီသစ္စာ၄ပါးဆိုတာတော့ထုံးစံအတိုင်းဆင်းရဲအမှန်ဖြစ်သောဒုက္ခအရိယသစ္စာ စင်ရဲ့ကြောင့်အမှန်ဖြစ်သောဒုက္ခသမုဒိယအရိယသစ္စာစင်ရဲ့ချုပ်ရနိဗ္ဗာန်အမှန်နိဗ္ဗာန်ဆိုတဲ့အမှန်တရားဖြစ်တဲ့ဒုက္ခနိရောဓအရိယသစ္စာစင်ရဲ့ချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်စစ်အကျင့်မှန်ဖြစ်တဲ့ဒုက္ခနိရောဓဂါမိနိပฏิပဒါအရိယသစ္စာဆိုပြီးတော့သစ္စာ၄မျိုးအရှင်သာရိပုတ္တရာကုလိုမြတ်ကြီးကခင်းပြအဲ့ဒီထဲမှာဒုက္ခစင်ရဲ့အမှန်ဖြစ်တဲ့ဒုက္ခအရိယသစ္စာဆိုတာနော်ဇာတိပိဒုက္ခပฏิတန်နေနေရခြင်းဟာဒုက္ခသရပိဒုက္ခပုံမင်းခြင်းရောခြင်းဟာဒုက္ခမရဏံပိဒုက္ခတဘဝဒါကုံဆုံးပျက်စီးတေခွဲခွဲရခြင်းဟာလည်းဒုက္ခဒေါကပရိတေဝဒုက္ခဒေါမနတုဘာယတာပိဒုက္ခနော်ဆိုရင်ညပူဆွေးရခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းအပြင်းထန်ပူလောင်ခြင်းဒါတွေဟာလည်းဆင်းရဲအမှန်ဒုက္ခအရိယသစ္စာတွေကိုဖြစ်ခြင်းတဲ့အတိုင်းဖြစ်လို့မရတာယံပိဿာနလည်းပဲဒီတန်ပြီးဒုက္ခကိုတောင်းတဲ့အတိုင်းဖြစ်မလာတာတွေဟာဒုက္ခအရိယသစ္စာတန်ခိတ်ဒီနပင်စုပါဒနဲ့ခန္ဓာဒုက္ခအချင်းချုပ်လိုက်တော့လက်ရှိပစ္စုပန်တက်တဲ့မှာပေါ်စေခန္ဓာ၅ပါးပေါ်စေခန္ဓာ၅ပါးပေါ်မှာဝိပဿနာပဲရှုလိုက်ရင်ဥပါဒဏ်နဲ့ဥစဉ်တို့အာလုံးသောပုဂ္ဂိုလ်တ attva တွေဟာဥပါဒဏ်ကနေရာယူသွားတဲ့ခန္ဓာတွေဖြစ်လို့လောလောဆယ်ပစ္စုပန်မှာပေါ်စေခန္ဓာ၅ပါးဟာလည်းပဲဖြစ်ပြီးပြည့်နေရတဲ့သဘောတရားတွေဖြစ်လို့ဆင်းရဲအမှန်ဖြစ်တဲ့ဒုက္ခအရိယသစ္စာဒီလိုမျိုးဒုက္ခသစ္စာလေးခင်းပြတယ်အဲ့ဒီဆင်းရဲနောက်ဆုံးအကျဉ်းချုပ်လိုက်တော့ဒုက္ခအရိယသစ္စာဆင်းရဲအမှန်ဖြစ်တဲ့ဒုက္ခသစ္စာဆိုတာကဦးဇင်းတို့ရဲ့တန်တမ်းမှာလောလောဆယ်ဖြစ်စေအခုလောလောဆယ်မှာဖြစ်စေခန္ဓာ၅ပါးဖြစ်နေကြတယ်အဲ့ဒီခန္ဓာ၅ပါးကိုဦးဇင်းတို့ဝိပဿနာဉာဏ်မဥလိုက်ဘူးဆိုရင်ဆွဲလန်းခြင်းတဏှဥပါဒံကဝင်ရောက်ဆွဲကတ်သွားတဲ့အတွက်ကြောင့်လောလောဆယ်ဖြစ်စေခန္ဓာ၅ပါးကိုဥပါဒံဆိုတဲ့သကလုံးလေးထည့်လိုက်တော့ဥပါဒံနဲ့ခန္ဓာ၅ပါးအဲ့တော့လောလောဆယ်ခန္ဓာဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးဆိုတာရုပ်ဆိုတဲ့ခန္ဓာခံစားမှုဝေဒနာဆိုတဲ့ခန္ဓာမှတ်သားမှုဒိညာဆိုတဲ့ခန္ဓာသစ္စာမှုသင်္ခါရဆိုတဲ့ခန္ဓာအာယုံကိုသိမှုဝိညာဉ်ဆိုတဲ့ခန္ဓာဒီခန္ဓာ၅ပါးသစ္စာ၄ပါးထဲမှာနောက်ဆုံးအနှစ်ချုပ်လိုက်တော့ဒီခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတရုပ်ကိုပြောအဲ့ဒီခန္ဓာ၅ပါးထဲမှာရှင်သာရိပုတ္တရာကုလိုမြတ်ကြီးကယူဘက်ခန္ဓာကိုဆွဲထုတ်လိုက်တယ်ရုပ်တရားဆိုယူဘက်ခန္ဓာဆိုတာဘာလဲဆိုတော့မာဘုတ်၄ပါးနဲ့အဲ့ဒီမာဘုတ်၄ပါးကိုမှီပြီးဖြစ်တဲ့ဥပါဒာယုတ်တွေကိုရုပ်ဘက်ခန္ဓာရုပ်ဘုပါဒာနဲ့ခန္ဓာလို့အဲ့ဒီလိုမျိုးအဲ့ဒီထဲမှာတခါမဟာဘုတ်၄ပါးကိုတခါဆွဲထုတ်တော့ငါရှင်တို့တဲ့မဟာဘုတ်၄ပါးဆိုတာပထဝီဓာတ်အာပေါ်ဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီး၄ပါးစီထိရှင်သာရိပုတ္တရာကုလိုမြတ်ကြီးကဆွဲလာတာနော်ကုသိုလ်တရားတွေရဲ့အနှစ်ချုပ်ဟာသစ္စာ၄ပါးသစ္စာ၄ပါးထဲမှာဒုက္ခရိယသစ္စာဒုက္ခရိယသစ္စာရဲ့အနှစ်ချုပ်ဆိုတာခန္ဓာ၅ပါးဒီခန္ဓာ၅ပါးဟာဝိပဿနာမရှိရင်ဥပါဒံရဲ့ဆွဲလန်းရာဖြစ်လို့ဥပါဒံလေးတက်ပြလိုက်တော့ဥပါဒံနဲ့ခန္ဓာ၅ပါးအဲ့ဒီတည်းကမှအခုရှင်သာရိပုတ္တရာကုလိုမြတ်ကြီးပြောကျင်တာကယုတ်နဲ့ပတ်သက်တဲ့ရူပ္ပါဒံနဲ့ခန္ဓာအဲ့ဒီယုတ်ဆိုတဲ့ရူပ္ပါဒံနဲ့ခန္ဓာတွေကမှတခါမဟာဘုတ်နဲ့ဥပါဒါအဲ့ဒီမဟာဘုတ်၄ပါးဆိုတာကမှပထဝီအဘောတိဇောဝါယောလို့အလုံးသိပြီးသားဓာတ်ကြီး၄ပါးကတမစာဝုသောပထဝီဓာတုပထဝီဓာတ်ဆိုတာအရှင်တို့ပါလဲဆိုရင်မိမိတို့ဣဇဒတန်တန်မှာရှိနေတဲ့ပထဝီဓာတ်တဘောဣဇဒတန်တန်ကနေအပြင်ဘက်ဗဟိတတန်တန်နေမှာရှိနေတဲ့ပထဝီဓာတ်တဘောဣဇဒမှာရောဗဟိတမှာရောရှိနေတဲ့ပထဝီဓာတ်နော်အဲ့ဒီပထဝီဓာတ်အဲ့ဒီတည်းကမှကတမစာဝုသောဣဇဒိကပထဝီဓာတုဣဇ္ဇဒတန်တမှာဖြစ်နေတဲ့ပထဝီဓာတ်လွန်ခဲ့တဲ့ရုပ်တွေပါလေ။ဟောယံဣဇ္ဇဒံပိဇ္ဇဒံကက္ခလံခရိကတံဥပါဒိဏံနဲ့ဒီခန္ဓာကိုယ်ကိုအာယုံပြုလိုက်ရင်နော်ခန္ဓာကိုယ်ထဲမှာပိဇ္ဇဒံကက္ခလံခရိကတံဥပါဒိဏံနဲ့နော်ဉာဏ်နဲ့အာယုံပြုကြည့်လိုက်ရင်ကြမ်းတမ်းတဲ့သဘောတရားလေးတွေရှိတဲ့ဓာတ်တဘာဝဒီခန္ဓာကိုယ်မှာခက်မှာကြမ်းတမ်းတဲ့သဘောတရားလေးတွေရှိတဲ့ဓာတ်သဘောလေးဉာဏ်နဲ့သိလို့ရတယ်ဒီတိုင်းလက်နဲ့ကြံကြည့်လို့မရဘူးဉာဏ်နဲ့အာရုံပြုကြည့်လိုက်လို့ခက်မှာကြမ်းတမ်းတဲ့ဓာတ်သဘောလေးကိုပထဝီဓာတ်တဲ့ဒီခန္ဓာကိုယ်ထဲမှာ အဲ့ဒီပထဝီဓာတ်လွန်ခဲ့တဲ့ရုပ်တွေဆိုတာကေတာသဗ္ဗင်လောမအမွေနှခါခြေတဲ့လက်တဲ့ဒန္တာသွားတဆောအယိမန္တအတနာရုအကျော်အဋ္ဌိအယုအဋ္ဌိမိန်ဇံယူရင်ချင်းစီဝက်ကံအညုဟတရနှလုံးယကနံအမြေကီလိုမကံအဖြင့်ပိဟကံအဆုတ်ပတ်ဖာတံနော်အဆုတ်နော်အမြေအဖြင့်အဆုတ်ဥမဥသိအစာသည့်အစာဟောင်းအဲ့ဒီမှာတခါတလေအုံနောက်မှာပါပဲခေါ်လိုက်နေရာရှိတယ်တခါတလေတော့လေအုံနောက်ပါယူပါဆိုပြီးတော့အုံနောက်မပါရင်ပထဝီဓာတ်လွန်ခဲ့တဲ့ရုပ်ဟာ19ပါပါဠိတော်တွေမှာ19ပါပြပေးမယ်အထက်ကထာတွေကတော့ဒီနေရာမှာအုံနောက်မတ်ချလုံးကဆိုရလည်းပဲပထဝီဓာတ်လွန်ခဲ့တဲ့ရုပ်တွေသာဖြစ်တဲ့အတွက်ကြောင့်သူ့ကိုလည်းပဲထည့်ပြီးတော့ပထဝီဓာတ်လွန်ခဲ့တဲ့ရုပ်20လို့ပြောလို့ရှိပါတယ်အဲ့တော့အကျဉ်းချင်းအားဖြင့်ယောဂီပုဂ္ဂိုလ်တို့တမာတိရလာတဲ့အခါဒီပထဝီဓာတ်လွန်ခဲ့တဲ့ရုပ်20တခုခုထင်အောင်ရှုလို့ရပါတယ်အဲ့ဒါဣဇ္ဇဒတန္တမှာဖြစ်တဲ့ပထဝီဓာတ်ပထဝီဓာတ်ဆိုတာဘယ်လိုဟာတော့ဆိုရင်ကက်ခလံခရိကတံဉာဏ်နဲ့အာယုပြုကြည့်လိုက်ရင်ခက်မှကြမ်းတမ်းတဲ့သဘောဓာတ်တဘာဝလေးပေါ့နော်ခက်မှကြမ်းတမ်းတဲ့သဘောအဲ့ဒီသဘောတဘာဝဣဇ္ဇတိကပထဝီဓာတ်နော်ဣဇ္ဇဒတန္တမှာဒီဓာတ်တဘာဝရှိပါတယ်အခုရှင်သာရိပုတ္တရာကိုတော်မြတ်ကြီးပြထားတဲ့အစိတ်ပိုင်း20ဘယ်နေရာမှာမဆိုဉာဏ်နဲ့အာယုံကြည့်လိုက်ရင်ခက်မှကြမ်းတမ်းတဲ့သဘောတရားလေးတွေကိုတွေ့ရပါမယ်တဲ့အဲ့ဒါကိုယောဂီပုဂ္ဂိုလ်တို့ကအာယုံထဲမှာထင်လာရင်ဩမြတ်စွာဘုရားမဟာကပိနကိုပြတဲ့ပထဝီဓာတ်ဟာဒါပဲအရှင်သာရိပုတ္တရာကိုရမြကြီးဟောနေတဲ့ပထဝီဓာတ်ဆိုတာဒါပဲအဲ့တော့ဒီသုတ်တွေဟာခုပြနေတာတွေဟာဝိပဿနာဉာဏ်ရဲ့အရှုခံစခန်းမှာတော်တော်လေးတမာတိရလာလို့ဉာဏ်ပိုင်းဆိုင်ရာရောက်တဲ့အခါပြညတ်ကိုကျော်လွန်ပြီးတော့ပရမတ်မြင်တဲ့အချိန်မှာတွေ့ရမယ့်သဘောပါအာနာပါနအခြေခံပြီးတော့တမာတိထူထောင်ဟောလာပိဏာခြေခံပြီးတမာတိထူထောင်ဗုဒ္ဓနောတိကမ္မထံစသည်တခုခုမေတ္တာကမ္မထံစသည်တခုခုနဲ့တမာတိထူထောင်တမာတိရလာလို့စိတ်တဝိသုဒ္ဓိအဆင့်ကျော်လွန်လိုက်တဲ့ပုဂ္ဂိုလ်ကြီးကျတော့ဒိဋ္ဌိဝိသုဒ္ဓိအဆင့်ရောက်သွားတယ်ဉာဏ်လေးကအဲ့ဒီချိန်မှာဝိပဿနာဉာဏ်တော့မဖြစ်သေးဘူးဒိဋ္ဌိဝိသုဒ္ဓိအဆင့်ရောက်တဲ့အခါမှာပညာကိုခွာလွန်ပြီးတော့ခန္ဓာကိုယ်ရဲ့တထောင်တနေရာမှာဉာဏ်ထဲမှာပထဝီဓာတ်သဘောတွေကိုတွေ့နိုင်တယ်တချို့ကြတော့အာဘောဓာတ်တွေ့မယ်တချို့ကြဒေဇောဓာတ်တွေ့မယ်တချို့ကြဝါယောဓာတ်တွေ့မယ်ဦးဇင်းတို့အခုတော်တော်များများယောဂီတွေဦးဇင်းတို့နဲ့ဆွေးနွေးကြတဲ့အခါတရားတကယ်တမ်းလုပ်နေကြတဲ့ယောဂီပုဂ္ဂိုလ်တွေတခါတလေဦးဇင်းတို့သူတို့ရဲ့တရားအားထုတ်ထားတဲ့အတွေ့အကြုံတွေကိုစာနဲ့စာပေတံနဲ့တိုင်းကြည့်စေခြင်းတဲ့အခါဦးဇင်းတို့စီကိုလှမ်းလှမ်းပြီးတော့အကူအညီတောင်းကြပါတယ်အခုဦးဇင်းတို့နဲ့ဆွေးနွေးဖြစ်တာတော်တော်များများယောဂီတွေကိုကြည့်လိုက်တဲ့အခါဒီဓာတ်ကြီး၄ပါးရဲ့တစ်ခုခုထင်တဲ့ယောဂီတွေမကြမကြတွေ့ရတယ်။ဒါလည်းပဲတစ်ခါလေကျတော့အံ့ဩစရာပါတချို့ကျတော့ပါရမီနဲ့လည်းဆိုင်မင်နဲ့တူပါတယ်။ဖောက်စရာတော့ဤတန်တန်းတော့ကလည်းပဲပါရမီသဘောလေးတွေပြောတာတွေ့ရတယ်။ဦးဇင်းတို့ယောဂီတိုင်းတော့လည်းမတူပါဘူး။တချို့နှစ်ကောင်အာထုံနေတော့လည်းပဲတမာတိတောင်မဖြစ်လို့ပညာကိုကြော်လွန်ပြီးဓာတ်တဘောတွေ့ဖို့ဆိုတာကျွန်တော်ခဲပါတယ်။ဦးဇင်းတို့ကိုယ်တိုင်ကိုတခါမှမတွေ့ဘူးပါဘူး။ဦးဇင်းတို့ကိုယ်တိုင်လည်းပဲဆွဲဆွဲမြဲမြဲအကြာကြီးတရားအားမထုတ်ဘူးပါဘူး။ရံဖန်ရံခမနေ့ပိုင်းတဏှာကြီးခတ်ညပိုင်းတဏှာကြီးခတ်ဒီလောက်ပဲအားထုတ်ဖူးသေးတာပါ။ဦးဇင်းတို့ပြောနေတာတွေဟာစာထဲမှာပါတာတွေကြည့်ပြောနေတာပါ။ကိုယ်တွေပြောနေတာတခုမှမရှိသေးပါဘူး။အဲ့တော့တော်တော်များများယောဂီတွေကိုဦးဇင်းတို့ဆန်းစစ်ကြည့်တဲ့အခါတချို့3မိနစ်လောက်နဲ့တမာတိဖြစ်ပြီးဉာဏ်ထဲကိုတန်းသွားလို့ရတဲ့ယောဂီတွေထူးထူးဆန်းဆန်းတွေ့ရတယ်အဲ့တော့အဩစီရပဲပါရမီပြောရမှာပေါ့လေပါရမီပြောရမှာပေါ့သူတို့ဓာတ်သဘောတွေသွားသွားတွေ့တယ်ဆိုတော့ဦးနေရတယ်ပဲဓာတ်သဘောပါတဲ့တုတ်တွေကိုကုတော်တွင်တင်နေတဲ့အခါသူတို့လျှောက်တာလေဒီဦးဇင်းတို့အခုသင်နေတဲ့ဓာတ်သဘောတွေနဲ့တကယ်တမ်းအဲ့မှာဦးဇင်းတို့ကယောဂီတွေကိုအားပေးရပါတယ်အဲ့ဒါဓာတ်သဘောကိုတွေ့နေပြီဒီဓာတ်သဘောကိုဘယ်လိုဆက်ရှုပါဆိုတာ အဲ့တော့သူတို့လျှောက်တာနဲ့ဦးဇင်းတို့စားထဲမှာနဲ့တခါတလေဖာသွားတွေ့ရတယ်ဆိုတော့ဒီလိုညံတိုင်းဆိုင်ရာရောက်သွားပြီဆိုရင်ဦးဇင်းတို့အခုတင်ထားတဲ့တင်ယူလို့သိထားတဲ့အသည့်တွေနာယူလို့သိထားတဲ့အသည့်တွေဟာဘာအတွက်ထောက်ကူပြုလဲဆိုရင်ဦးဇင်းတို့တင်ပေးလိုက်တဲ့ဒီအသည့်တွေနဲ့သူတို့ထင်တဲ့ညံနဲ့သွားမှတ်ရင်တော့မှားတာလေရှုပ်ချက်ခတ်ပြီးတော့တမာတိမရတော့ဘူးပြန်ဖြစ်သွားတယ်ညင်သူတို့မြင်နေတဲ့ဓာတ်သဘောလည်းမမြင်တော့ဘူးလေအဲ့တော့သူတို့မှဘာအခက်ခဲရှိလဲဆိုတော့ညံကဥဆောင်ခေါ်သွားတဲ့အတိုင်းလိုက်မှတ်ရရင်တော့တက်တောင့်တက်တာလေးပဲတဲ့ဥပမာဆိုတော့ရုပ်ရှင်ပိတ်ကားကြီးကိုရှိမှတယောက်တည်းအေးဆေးဆေးလေးကြည့်နေရတဲ့အခါရုပ်ရှင်ပိတ်ကားပေါ်မှာပေါ်တဲ့ဟာကိုကိုကစူးစိုက်အာရုံပြုထားပြီးတော့ပိတ်ကားပေါ်မှာပေါ်သွားတာကိုပြည့်ပြည့်တတ်တာထင်ကနေထင်ကနေထင်ကနေမြင်နေသလိုအဲ့ဒီအချိန်မှာကိုကအသာလေးလိုက်ကြည့်နေတာမပင်ပန်းတဲ့သဘောမျိုးလိုပဲတဲ့ဒီလိုတမာတိလေးစိုက်လိုက်လို့ဓာတ်သဘောကိုသွားတွေးလိုက်တဲ့အခါမှာညာရဲ့အလုတ်ကအသာလေးစောင့်ကြည့်နေတာကတပည့်တော်တို့အတွက်တတ်တာလေဗျာတဲ့အရှင်မြတ်တို့ပြောပြီးတော့နေတံမမနေသောမသမီးနာမည်သောအတ္တလို့မှတ်တာပဲဖြစ်ဖြစ်အနိစ္စဒုက္ခအနတ္တလို့မှတ်တာပဲဖြစ်ဖြစ်အဲ့ဒီအချိန်မှာဝင်မှတ်လိုက်ရင်တပည့်တော်တို့ဝေဝါထွေပြားသွားတယ်ဒီလိုမျိုးလျှောက်တယ်ဒီနေရာမှာဆွေးနွေးကြရရှိတာကသူတို့လျှောက်တဲ့အတွက်ကြောင့်ဒီပါဠိတော်တွေကမှားရပြီလားဒီပါဠိတော်တွေမှာလည်းဒီမှာနေတံမမနေတော်မသမီးနာမည်တော်အတ္တလို့ရှုရမယ်ယထာဘူတံသမ္မပညာပတ္တတိလို့ရှုရမယ်အဲ့တော့ဦးဇင်းတို့ကအဲ့ဒီနေရာမှာဆုံးဖြတ်ချက်ချနိုင်တာကဘာကိုသွားတွေ့လဲဆိုတော့သင်ထားတဲ့ဒီအသည့်တွေဟာအဲ့ဒီအခါမှာဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာပေါ်လာတဲ့ဓာတ်တဘာဝတွေပေါ်မှာဆုံးဖြတ်ချက်ချမယ်ဆိုရင်ညာကတိတိသွားတဲ့အခါမှာအော်ဖခင်ဒီနေရာမှာဒီလိုမျိုးပြောတာဟောအဓိကကဥပမာဆိုတော့ပထဝီဓာတ်သဘောကိုတွေ့နေတဲ့ယောဂီကပထဝီဓာတ်သဘောလေးကိုပဲသူကသဘောလေးကိုပဲတွေ့တော့လာတယ်သူတို့လျှောက်ထားတဲ့အရာဆိုရင်ဓာတ်သဘောကိုပဲတွေ့နေပြီးတော့အဲ့ဒီချိန်မှာအတိတ်ကိုလည်းဘယ်မှမရောက်တော့ဘူးအနာဂတ်လည်းမရောက်တော့ဘူးလောလောဆယ်သူတနေရာမှာတွေ့နေရတဲ့ဓာတ်သဘာဝလေးတစ်ခုလေးကိုပဲစူးစိုက်ပြီးတော့အตาလေးကြည့်နေရရင်အဲ့မှာအာယုံလည်းပဲမှမရောက်တော့ဘူးအဲ့ဒီလိုကြည့်နေရင်လည်းအဲ့ဒီဓာတ်တဘာဝလေးတွေကြောင်းလဲမှုဖြစ်စဉ်ကိုအသာလေးစိုက်ကြည့်နေရတာသူတို့တတ်တာတယ်အဲ့တော့ဥစဉ်တော့လည်းပဲအဲ့ဒီမှာစာတိယအဲ့ဒီဓာတ်တဘာဝတွေကိုသိတဲ့အခါဒီဟာမာကျောတဲ့တဘာဝလေးကမာကျောတဲ့ဓာတ်တဘာဝပဲလို့သိနေအဲ့ဒီဓာတ်တဘာဝကိုငါလို့လည်းမထင်တော့ဘူးငါဥစ္စာလို့လည်းမထင်တော့ဘူးဘာရဲ့အတ္တလို့လည်းမထင်တော့ဘူးဓာတ်တဘာဝကိုသိပါလို့ဘုရားကဒီနားမှာပြောထားပြီရှင်သာတိပုတ္တရာဒီမှာလာပြီမိမိခန္ဓာကိုယ်မှာဒီပထဝီဓာတ်လွန်ခဲ့တဲ့အစိတ်တိုင်းဒီမှာညာနဲ့စိုက်ကြည့်လိုက်လို့ဒီဓာတ်တဘာဝဒီမှာတွားကြည့်လိုက်ရင်ဘာတွေ့မလဲဆိုတော့ပထဝီဓာတုရေဝေတာဧတာဒီမှာကြောတဲ့သဘောတရားလေးဟာပထဝီဓာတုရေဝပထဝီဓာတုဧဝမာကျောတဲ့ဓာတ်တဘောတစ်ခုตาမြင်ဆိုတဲ့အေဝစကလုံးလေးနဲ့တွေ့တယ်။အဲ့ဒီအေဝကဘာကိုကန့်ညင်တာလဲဆိုရင်နောက်ကနေတံမမနေတော်မသမီးနမေတော်အတ္တတိအေဝမေတံယထာဘူတံတမ္မပညာရဲ့တတ္တပံ။ဒီပေါ်နေတဲ့မာကျောတဲ့ဓာတ်တဘောလေးဟာမာကျောတဲ့ဓာတ်တဘောပဲလို့ဆုံးဖြတ်ချက်ချနိုင်ရင်အဲ့ဒီဓာတ်တဘောလေးရဲ့ပြောင်းလဲတဲ့ဖြစ်စဉ်ကိုလည်းမြင်နေတာဖြစ်တဲ့အတွက်ကြောင့်ယောဂီပုဂ္ဂိုလ်ဟာဒါဘယ်လိုလို့ငါလို့သတ်မှတ်နိုင်တော့မလဲဘယ်လိုလို့ငါဥစ္စာလို့သတ်မှတ်နိုင်တော့မလဲဘယ်လိုလို့ငါရဲ့အတ္တလို့သတ်မှတ်နိုင်တော့မလဲမသတ်မှတ်နိုင်တော့ဘူးဆိုတဲ့သဘောဟာအတူတူပဲတရားကမာကျောတဲ့သဘောတရားလေးညှ့တာပဲအဲ့ဒီလိုလေးသိတာနဲ့နောက်ကနေတံမမနေတော်မမေဓာမေတော်အတ္တလို့သဘောမှန်သိခြင်းဟာတခါလေးပြီးသွားတယ်နောက်ဆက်ပြီးတော့ဘာလာလဲဆိုယထာဘူတံတမ္မပညာရဲ့တတ္တဟုတ်တိုင်းမှန်စွာဉာဏ်ပညာဖြင့်ဓာတ်တံเอกံမုတ်ချမှတ်အပ်၏အဲ့ဒါကိုပါဠိတော်ကြည့်ရင်တော့ဟုတ်တိုင်းမှန်စွာဉာဏ်ပညာဖြင့်เอกံမုတ်ချမှတ်အပ်၏ဆိုတဲ့စကားလုံးကအထက်ကလာကဘာပြောလိုက်လဲဆိုတော့ဒီဓာတ်တဘောကိုကြည့်နေတဲ့အဲ့ဒီဓာတ်တဘောလေးရဲ့စိုက်ကြည့်လိုက်တဲ့အတွက်ကြောင့်ဓာတ်တဘောရဲ့တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းလဲနေတဲ့ဖြစ်စဉ်ကိုမြင်တဲ့အခါမှာအနိစ္စလက္ခဏာကိုလည်းယောဂီပုဂ္ဂိုလ်ကတွေ့မယ်။ဒုက္ခလက္ခဏာကိုလည်းတွေ့ရင်တွေ့မယ်။အနတ္တလက္ခဏာကိုလည်းတွေ့ရင်တွေ့မယ်။အ အဲ့ဒီလိုတွေ့တာကိုမှန်ကန်သောဉာဏ်ပညာဖြင့်တွေ့တယ်လို့သာသေးရတယ်လို့ပြောပါတယ်နော်ဒါကြောင့်မှန်ကန်သောဉာဏ်ပညာဖြင့်တွေ့တယ်ဆိုတာဒါကြောင့်အဲ့တော့ယောဂီပုဂ္ဂိုလ်တို့ကိုတိုက်တွန်းခြင်းတာကဉာဏ်တိုင်းဆိုင်ရာရောက်သွားပြီဆိုရင်ဉာဏ်ရဲ့အလုတ်ကဉာဏ်ကပဲဥဆောင်ထုတ်သွားပါလိမ့်မယ်တဲ့ယောဂီပုဂ္ဂိုလ်ကတမင်သက်သက်လိုက်ပြီးတော့ထွင်ပြီးမှတ်နေကြမလိုပါဘူးဆိုတဲ့စာပေစကားဟာဒီနေရာမှာဒီတုတ်တွေနဲ့ညှိတဲ့အခါတထက်တည်းကြားလို့ရပါတယ်အဲ့ဒီအခါမှာဒီလိုစာပေအတိမပါရင်တခါတလေကျတော့ယောဂီပုဂ္ဂိုလ်ရဲ့အတိညာဟာမှားသွားတတ်တယ်ယောဂီပုဂ္ဂိုလ်ရဲ့အတိညာဘယ်လိုဆုံးဖြတ်ချက်ချရမလဲဆိုတဲ့အဲ့တော့ဦးဇင်းတို့ဒီတကယ်တမ်းတမာတိထူထောင်ပြီးလို့ဉာဏ်ပိုင်းဆိုင်ရာရောက်သွားတဲ့ယောဂီတွေအနေနဲ့ဆိုရင်သူ့ဓာတ်တဘောကိုဓာတ်တဘောမျှပါပဲလို့သိနေအောင်အဲ့ဒီဓာတ်တဘောကိုစိုက်ကြည့်လို့အဲ့ဒီဓာတ်တဘောလေးကိုပဲတချို့ကျတော့လှုပ်လှုပ်လှုပ်လှုပ်လေးဖြစ်နေတာတွေ့လိမ့်မယ်တချို့ကျတော့စကြမ်းတမ်းတဲ့တဘောလေးဟာဥပမာဆိုတော့နှလုံးအိမ်မှာတွေ့တယ်ဆိုရင်များသောအားဖြင့်နှလုံးအိမ်တွေ့ကြတာလည်းများတယ်နှလုံးအိမ်မှာတွေ့တယ်ဆိုလို့ရှိရင်လည်းအဲ့ဒီနှလုံးအိမ်မှာတွေ့ရတဲ့ဉာဏ်ထဲမှာထင်ရတဲ့ကြမ်းတမ်းတဲ့ဓာတ်တဘောလေးရဲ့တဖြည်းဖြည်းချင်းပြောင်းလဲသွားပုံကိုတချို့လည်းမြင်လှုပ်လှုပ်လှုပ်လှုပ်လေးနဲ့စိတ်ထဲမှာပေါ့နော်အဲ့ဒီလိုလေးဓာတ်တဘောမြင်ပြီးတော့ပြောင်းလဲသွားပုံလေးလည်းတွေ့နိုင်တယ်တချို့လည်းပဲကျေပြန့်ကျေပြန့်ကျေပြန့်ကျေပြန့်ပြီးတော့သွားလဲဟာလည်းတွေ့နိုင်တယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်တွေ့တဲ့အခါမှာဓာတ်တဘောကိုဓာတ်တဘောမျှတာလို့ပထဝီဓာတုပထဝီဓာတုရေဝေတာအဲ့ဒီပေါ်လာတဲ့ကျမ်းကန်းတဲ့ဓာတ်တဘာဝလေးဟာပထဝီဓာတ်တဘာဝပထဝီဓာတ်ဆိုတာလည်းပဲဒါပါဠိလိုနာမည်တစ်ခုပေးလိုက်တာတကယ်တော့သဘောတရားတစ်ခုပဲသဘောတရားတစ်ခုမျှတာပဲလို့ဆုံးဖြတ်ချက်ချနိုင်လိုက်ပြီဆိုရင်အဲ့ဒီသဘောတရားလေးပေါ်မှာငါလို့လည်းမစွဲတော့ဘူးငါဥစ္စာလို့လည်းမစွဲတော့ဘူးငါအတ္တလို့လည်းမစွဲတော့ဘူးအဲ့တော့နေတမမနေတော်မမနာမည်တော့အတ္တလို့ရှုခြင်းနဲ့တစ်ထက်သေးပဲအဲ့ဒီအခါမှာအဲ့ဒီလိုနားမလည်တဲ့ပုံစံလေးကြတော့အရှင်မြတ်နေတယ်မှမနေတော့မှလည်းနာမည်တော့အတ္တတော့ရှုတာအထိတ်ပဲမရှိဘူးလို့စာဟုပုံကမိတတ်တယ်တကယ်တော့စာရီယာဦးဇင်းတို့ရဲ့တကယ်မှန်ကန်တဲ့လမ်းကြောင်းပေးတတ်နေပါနော်ဒါကြောင့်ဒီလိုမျိုးတာဟိုမဟုတ်ခဲ့ဘူးဆိုရင်ဒီလိုလည်းပဲခေါ်เสียမရှိနေဘူးအဲ့တော့ဒီနေရာမှာဦးဇင်းတို့တဘာဝကြကြနော်တကယ်လက်တွေ့ပုံကိုယ်တွေရဲ့သူတို့ရဲ့ဆုံးဖြတ်ချက်နဲ့စာရဲ့ရှိမှုနဲ့ကိုနှစ်ခုလမ်းကြောင်းမချော်သွားအောင်ပြန်ညှိယူလို့ရပါတယ်။အဲ့ဒီလိုမချော်သွားအောင်ညှိယူနိုင်ရင်ဒီပါဠိတော်လေးပေါ်မှာအလွန်ကျွံပြောမိတာတွေမဖြစ်တတ်ပါဘူး။နောက်မဆိုရင်တော့ပါဠိတော်တွေဒီလိုရှုနေရင်စာခံနေရင်စာမှန်ခံနေရင်အဲ့ဒီပြဿနာကလာပါတယ်။တချို့အဲ့ဒီလိုမျိုးစကားတွေဘေးရောက်သွားပြီးတော့တကယ်တော့စာသာမရှိဘူးဆိုလို့ရှိရင်လည်းဘယ်လိုလုပ်ဒီယောဂီပုဂ္ဂိုလ်တွေကကိုယ်ရဲ့သွားနေတဲ့လမ်းမှန်သလားမှားသလားဘလို့ပေတာနဲ့တိုက်မနေဒါပြဿနာရှိတယ်နော်အဲ့တော့ဦးဇင်းတို့ဒီမှာပြောလိုတာကသူတို့တွေ့ရတဲ့သဘောလေးနဲ့ဒီကစာပေသဘောနဲ့တစ်ထပ်တည်းကြားတယ်အဲ့တော့ဦးဇင်းတို့ကတိုက်တွန်းပါတယ်ဘာမှမမြင်သေးတဲ့ပုဂ္ဂိုလ်ကြတော့စာထဲပြောတဲ့အတိုင်းနေတယ်မမနေတော့မသိငါမေတော့အတ္တလို့အတင်းစုတ်ရှုခိုင်းရတယ်ဒါကြောင့်တချို့ဆရာတော်ကြီးတွေခိုင်းပါတယ်အနေကြဒုက္ခအနတ္တအတင်းရှုခိုင်းတယ်ရှုခိုင်းတယ်ရှုခိုင်းရင်လည်းကြားလာရင်ထင်လာပါတယ်စတော့မထင်သေးဘူးပေါ့အဲ့တော့ဒီနေရာမှာယောဂီပုဂ္ဂိုလ်ကဘာအဲ့ဒီပေါ်လာတဲ့ဓာတ်တဘောကိုဘာမှမရှုတတ်ဘူးဘယ်လိုရှုရမလဲဘယ်လိုနှလုံးသွင်းရမလဲတွေ့ဝင်နေတဲ့ပုဂ္ဂိုလ်ကျတော့စားတဲ့အတိုင်းခိုင်းလိုက်ရတာအနိစ္စဒုက္ခအနတ္တရှုရှုရှုရှုလိုက်လို့ကိုကဖြစ်နေတာနဲ့ကိုကရှုလိုက်တာနဲ့သွားသဘောကိုက်လိုက်တဲ့အခါ तू ကအနိစ္စနဲ့ကိုက်ချင်ကိုက်နေမယ်ဒုက္ခနဲ့ကိုက်ချင်ကိုက်နေမယ်အဲ့ဒါအဲ့ဒီတည်းကတစ်ခုခုနဲ့တော့ကိုက်မိတယ်အဲ့ဒီလိုကြိုက်မိလိုက်ရင်ဒါယထာဘူတံတမတ်ပညာယဓဋ္ဌတံဆိုတဲ့စကလုံးနဲ့တထက်တည်းသွားကြပါလေ။အဲ့ဒီလိုမျိုးဟုတ်တိုင်းမှန်စွာသောဝိပဿနာဉာဏ်ပညာဖြင့်ဓာတ်တဘောရဲ့ဖြစ်ချင်းပြက်ချင်းအနိစ္စလက္ခဏာဖြစ်ပျက်တည်းရဲ့နှိမ့်ဆက်ဒဏ်ခံရတဲ့အတွက်ကြောင့်ဒုက္ခလက္ခဏာဖြစ်ပေါ်လာတဲ့ဓာတ်တဘောလေးကိုမပြတ်ပါစေနဲ့လို့တားမရတဲ့အနတ္တလက္ခဏာလက္ခဏာကြီးသုံးချက်ကယောဂီပုဂ္ဂိုလ်တစ်ခုထင်ကြံတဲ့နှစ်ခုကလည်းလုံးလုံးထင်ပြီးသားဒါကြောင့်ဒီဓာတ်သဘောသုံးခုတစ်ခုခုထင်မှာအဲ့ဒီတစ်ခုခုမထင်လည်းပဲဝိပဿနာဉာဏ်မဖြစ်သေးပါဘူးအဲ့ဒီလိုနဲ့ပေါ်လာတဲ့ဓာတ်သဘောလေးကိုလက္ခဏာကြီးသုံးချက်ထဲကတစ်ခုခုနဲ့ထင်တယ် เนาะญาณเนี่ยมาตะแกะกั่วๆกวยๆเนียนๆเทนๆဆိုရင်วิปัตตนาญาณဖြစ်ပြီအဲ့ဒီလိုวิปัตตนาญาณเนี่ยတရှုတစ်ဆက်တစ်ဆက်တစ်ဆက်တစ်ဆက်မှတ်နေရင်အဲ့ဒီဓာတ်တဘောအပေါ်မှာစွဲနေတယ်ညှိကန့်နေတယ်အစွဲလမ်းဥပါဒံဓာတ်တွေပြည့်ရော့သွားတယ်ဖြစ်ပြီးပြည့်နေတဲ့ဓာတ်တဘောဘယ်လိုလုပ်လိုချင်စရာကောင်းတော့မလဲအဲ့ဒီအစွဲလမ်းတွေပြည့်ရော့သွားတယ်အဲ့ဒီအစွဲအဲ့ဒီဓာတ်တဘောလေးအပေါ်မှာညှိငွေသွားတယ်ညှိငွေသွားတဲ့အတွက်ကြောင့်အစွဲလမ်းတွေပြည့်ရော့သွားတယ်အဲ့ဒီအချိန်မှာယောဂီပုဂ္ဂိုလ်တန်တမလွမြောက်တဲ့သဘောလေးခံစားရတယ်အခုဦးဇင်းတို့နဲ့ဆွေးနွေးနေတဲ့ယောဂီပုဂ္ဂိုလ်တွေတချို့စာမတတ်ပါဘူးစာမတတ်ပေမဲ့အဲ့ဒီဓာတ်သဘောပေါ်လာတဲ့အချိန်မှာသူတို့လွတ်လပ်တယ်လို့ဖြစ်သွားတယ်လို့ပြောတယ်အဲ့ဒီဓာတ်သဘောကိုစိုက်ကြည့်နေစိုက်ကြည့်နေတဲ့သူ့မှာအချုပ်အနှောင်တစ်ခုကနေသူပြောတာကတော်လေးအံ့ဩပါတယ်ဘာပြောလဲဆိုတော့ကျွေးတင်နေတာကနေလွတ်သွားတယ်လို့မျိုးခံစားရတယ်လို့ပြောတယ်။အဲ့မှာသွားပြီးတော့စားနဲ့သွားညီတာကဒီနိဝရဏတရားတွေဟာဦးဇင်းတို့ရဲ့ကျွေးတွေနဲ့တူပါတယ်။နိဝရဏတရားတွေကကုသိုလ်တွေကိုပိတ်ဆို့ထားတဲ့နိဝရဏတရားကာမစ္ဆန္ဒနိဝရဏ၊ဗျာပါဒနိဝရဏဒီနိဝရဏတွေကိုဦးဇင်းတို့စားပေးမှာဣနကျွေးနဲ့တူတယ်လို့ခေါ်ထားတာ။အဲ့တော့ပေါ်စေတတ်သဘောပေါ်မှာနိဝရဏနဲ့ကန့်ညှိထားရင်ဦးဇင်းတို့ကကျွေးမီကိုယူလိုက်တယ်အဲ့ဒီပေါ်စေတတ်သဘောပေါ်မှာသူ့ရဲ့သဘောမှန်ကိုမြင်လိုက်တဲ့အတွက်ကြောင့်အဲ့ဒီပေါ်မှာဆွဲကန့်နေတဲ့အဆွဲလမ်းကိုလွတ်လိုက်ရင်အဲ့ဒီကျွေးပျောက်ကြောက်တယ်အဲ့တော့သူပြောတာကစာနဲ့သွားကန့်တယ်ခါကျတော့ဒါကြောင့်ဒီခေတ်ဒီခါမှာယောဂီပုဂ္ဂိုလ်တွေအားထုတ်လို့စာနဲ့ပင်တဲ့အတိုင်းမြင်နေကြပါတယ်လို့ဦးဇင်းတို့တက်တည်ထူလို့ရပါတယ်နော်။ဒါကဦးဇင်းတို့ဆိုတာဆရာတော်ကြီးတွေတော့တိတ်ယောဂီပုဂ္ဂိုလ်တွေအများကြီးမတွေ့ဘူးပါဘူး။အခုဒီအမေရိကရောက်တဲ့အခါဦးဇင်းတို့ကိုလောလောဆယ်တော့တို့ကဒီဦးဇင်းတို့ဒီတုတ်တန်နဲ့တင်တဲ့အခါကျတော့တို့ရတယ်ပဲဒီဓာတ်တော်လေးတွေတွေ့တာဆိုတော့စာပေနဲ့ညှိပေးခြင်းနဲ့အတွက်ကြောင့်ညှိပေးစေခြင်းနဲ့အတွက်ကြောင့်တစ်ခါတလေဦးဇင်းတို့စီမှာအကြံဉာဏ်လေးတောင်းတဲ့အခါအာအာဩတို့ရဲ့ဒီလိုစာမတက်ဖဲနဲ့စာအတိမပါဘဲနဲ့သူကဘာပြောလဲဆိုတော့ခါလေးကျတော့တပည့်တော်တို့တခါတလေတဲ့တရားနာစရာမလိုတဲ့သဘောလေးတွေလေသူတို့တွေ့ကြုံပေါ့နော်နာစရာမလိုတဲ့သဘောတွေ့တယ်တဲ့ဘယ်လိုတွေ့လို့ဆိုတော့ဒီလိုမျိုးစိုက်လိုက်လို့ဓာတ်တဘာဝတွေပေါ်လာရင်သူညာကသူ့ဟာသူဥဆောင်ပြီးခေါ်သွားတဲ့အတွက်လိုက်ပြီးတော့စိုက်ပြီးကြည့်လိုက်တဲ့အခါမှာအလောက်ကနေတင်သွားတဲ့သဘောတွေအများကြီးတွေ့ရတဲ့အတွက်ကြောင့်တခါတလေလည်းပဲတပည့်တော်အတွက်တော့သိပြီးတော့တရားဦးဇင်းကတခါလေကျတော့မာဇီဆရာတို့မုဂ္ဂုဆရာတို့ရဲ့ဝိပဿနာအလုပ်ပေးတရားတွေကိုနားဖို့တိုက်တွန်းပါတယ်အဲ့တော့လမ်းပြောင်းနေမယ်ဆိုရင်မာဇီဆရာကြီးရဲ့ဝိပဿနာအချင်းချုပ်တွေအဲ့ကမုဂ္ဂုဆရာတို့ကြီးရဲ့ဝိပဿနာအလုပ်ပေးတရားတော်တွေနားကြည့်ပါနားကြည့်တဲ့အခါမှာဉာဏ်ပိုင်းဆိုင်ရာအထောက်အကူအများကြီးကျေးဇူးပြုနိုင်တယ်လို့တိုက်တွန်းတဲ့အခါသူတို့တချို့ကအဲ့လိုလည်းပြန်ပြောကြတယ်လောလောဆယ်တော့တပည့်တော်တို့မှနားဖို့လိုအပ်တဲ့အခြေအနေမရှိသေးပါဘူးတဲ့ဒီမှတ်လိုက်လို့ရှိရင်မှတ်လိုက်တဲ့ညာကနေဥဆောင်ပြီးခေါ်သွားတဲ့အတိုင်းလိုက်မှတ်ရရင်လည်းပဲကျတော်လေးအစဉ်ပြေနေတဲ့သဘောလေးတွေတွေ့တယ်လို့ရှောက်ကြပါတယ်အဲ့ခါမှာသူတို့ရှောက်တဲ့ခါမှာဆရာကပြောသလိုပေါ့ဒီမှာဘာနဲ့သွားတွေ့လဲဆိုတော့ဒီပထဝီဓာတ်သဘောကိုသဘောမှန်တိုင်းမြင်လိုက်ရင်တမ္မပညာရဒိဋ္ဌောပထဝီဓာတုရနိဗ္ဗာန်တည်းတည်းအဲ့ဒီပထဝီဓာတ်သဘောကိုညံနဲ့ညင်အဲ့ဒီဓာတ်သဘောပေါ်မှာညင်းငွေ့သွားတယ်တဲ့အဲ့ဒီဓာတ်သဘောပေါ်မှာညင်းငွေ့တဲ့နိဗ္ဗာန်ညံဖြစ်တဲ့အခါမှာဒီဓာတ်သဘောပေါ်မှာစွဲနေတဲ့အစွဲလမ်းလေးကကင်းပြောက်သွားတယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကအဲ့မှာဒီပထဝီဓာတ်ရဲ့သဘောကိုတခါတလေအစ္ဆတပထဝီဓာတ်ရဲ့သဘောကိုအနိစ္စဒုက္ခအနတ္တလက္ခဏာဖြစ်ပုံငါမဟုတ်ငါဥစ္စာမဟုတ်ငါရဲ့အတ္တမဟုတ်ပုံကိုနှိုင်းရှင်ပြီးတော့ယူခိုင်းတာလည်းပဲထူးထူးဆန်းဆန်းတွေ့ရတယ်နော်ဘယ်လိုတွေ့ရလဲဟောဒီခေါ်တော့အောက်တော်သမယယံပါဠိတာအဘောဓာတုပကုတ်ပတိတဲ့ငါရှင်တို့တဲ့တို့အပြင်ပမှာအဘောဓာတ်လို့ခေါ်တဲ့နော်ရေဓာတ်တွေတဘိဓာတ်မှာဦးဇင်းတို့ဒီဘိဓာတ်ကမ္ဘာလောကကြီးထဲမှာရေဓာတ်တွေရှိအဲ့ဒီရေဓာတ်တွေကကဘာပေါ်မှာရှိတဲ့ရေဓာတ်ခန္ဓာကိုယ်ရဲ့ပြင်ပမှာရှိတဲ့ကဘာပေါ်မှာရှိတဲ့ရေဓာတ်တွေပကုတ်ပတိပြတ်တဲ့အချိန်ခါဆိုတာရှိတယ်။အဲ့ဒီလိုရေဓာတ်တွေကဘာကြီးကိုရေနဲ့ဖြတ်စည်းတယ်ဆိုတော့ရေဓာတ်တွေပြတ်စည်းတဲ့အခါက ကဘာပေါ်မှာရှိတဲ့ပထဝီဓာတ်မှန်တယ်များအကုန်လုံးပြတ်တယ်အဲ့ဒီလိုအချိန်ခါမျိုးဆိုတာရှိတယ်တဲ့ဒါကြောင့်တတ္တယိနာမအာဟုသောဘာယိရာယပထဝီဓာတုယတာဝမဟန်လိကာယအာနိစ္စတာတင်ညာယေတတိတဲ့ဒီလိုပြင်ပမှာရှိတဲ့ဗဟိတဒီလောက်ကြီးကျယ်တဲ့ပထဝီဓာတ်ကြီးတွေတောကြီးတွေတောင်ကြီးတွေမြေကြီးတွေဒီလိုပထဝီဓာတ်လွန်ခဲ့တဲ့ရုပ်တွေဟာရေဓာတ်အာဘောဓာတ်တွေလွှမ်းပြီးတော့ဖြည့်ဆည်းလိုက်ရင်အကုန်လုံးပြည့်စည်သွားတယ်အဲ့ဒီလိုပြည့်စည်သွားတဲ့အချိန်ခါမျိုးကြည့်လိုက်တဲ့ဉာဏ်နဲ့စိုက်ကြည့်လိုက်စိတ်ကူးလေးနဲ့ပဲကြည့်ကြည့်ဘယ်လိုပဲကြည့်ကြည့်ရှင်သာရိပုတ္တရာကုရမေကြီးနော်အဲ့တော့ဦးဇင်းတို့တခါတခါမှတော့တခါတလေကိုကဉာဏ်မဖြစ်သေးဘူးဆိုရင်ဉာဏ်ဖြစ်အောင်ဘယ်လိုကူလို့ရတာလဲတချို့ကဝိပဿနာဖြစ်နေစဉ်းစားရမလို့ဘူးဆိုတဲ့ဟာအချက်ပြောတာရန်ပြောတတ်တယ်နော်ဒီမှာဦးဇင်းတို့တခါတလေရှေ့နောက်ထောက်ပြီးတော့စဉ်းစားရတာရှိစဉ်းစားတယ်ဆိုတာကစဉ်းစားရင်စဉ်းစားရင်လည်းဉာဏ်ပွင့်လာတယ်ဉာဏ်သဘောလေးတွေဖြစ်လာတယ်အဲ့တော့ဒီမှာရှင်သာရိပုတ္တရာကုရုမြတ်ကြီးကဣဇတပထဝီဓာတ်ဒီပေါ်မှာဆွဲနေတဲ့အဆွဲလမ်းကိုဖြည့်ရော့ဖို့ကြတော့ဗေဒနဲ့ပြန်နှိုင်းရှင်ခိုင်းတယ်အဲ့တော့ဒီဗေဒကဘာလောကကြီးထဲမှာရေဓာတ်ဆိုတဲ့အာဘောဓာတ်ဒီလွှမ်းမိုးလွန်ကဲသွားလို့ပျက်စီးသွားရင်အဲ့ဒီအလွန်ခိုင်မာတယ်ဆိုတဲ့ညီကြီးတွေတောတောင်တွေဟာအကုန်လုံးအစိတ်စိတ်ပေါ်မှာပထဝီဓာတ်ဒီပျက်စီးသွားတာအဲ့ဒီလိုကြီးကျယ်တဲ့ပထဝီဓာတ်ကြီးတွေတောင်မှအာနိစ္စတာမမြဲတဲ့သဘောတွေကပညာရေးတည်းထင်ရှားပါလေခရဓမ္မတာပြက်သွားတဲ့သဘောတွေကပညာရေးတည်းရှင်ဝေယဓမ္မတာချုပ်သွားတဲ့သဘောတွေကပညာရေးတည်းဝိပရိနာမတာတည်တတ်နေတဲ့သဘောကနေပြောင်းလဲသွားတဲ့သဘောတွေကထင်ရှားပါလေတဲ့နော်အဲ့တော့ဒီဟာကအရှင်သာရိပုတ္တရာကုလုံးကြီးကဘာကိုညွှန်တာလဲဆိုရင်ဦးဇင်းတို့ဒီကမ္ဘာလောကရဲ့ဖြစ်စဉ်ဟာဒီစကားပါဠိတွေမှာပဲကြည့်ကြည့်ပေါ့ဦးဇင်းတို့ဒီကမ္ဘာကြီးတွေဒီမီးတောင်တွေပောက်ကွဲပြီးတော့ရှော်ကြီးတွေပြန့်တဲ့သဘောတွေတခါတလေဒီစကားပါဠိထဲမှာတွေ့မိလိမ့်မယ်အဲ့ဒါကဒီကမ္ဘာလောကကြီးကိုတေဇောဓာတ်တွေနဲ့ဖြည့်ဆည်းတဲ့အခါမှာတွေ့ရတဲ့သဘောမျိုးပေါ့အဲ့ဒီလိုအလားတူပဲဒီကမ္ဘာကြီးကိုတခါတလေရေဓာတ်တွေကဖြည့်ဆည်းတဲ့အခါဆိုရှိနိုင်တယ်အာဘောဓာတ်ရေဓာတ်တွေကဖြည့်ဆည်းတဲ့အခါဒီကမ္ဘာရဲ့သဘောဟာတက်တန်းနေကြာလာပြီဆိုရင်ရေနဲ့တော်လကောင်မီးနဲ့တော်လကောင်လေနဲ့တော်လကောင်ဒီသုံးမျိုးတစ်မျိုးမျိုးနဲ့ပြတ်တာပဲပြက်လိုက်တီလိုက်ပြက်လိုက်တီလိုက်ကမ္ဘာဥကာလဆိုတခါလည်းမဟုတ်ပါဘူးဦးဇင်းတို့ပြီးခဲ့တဲ့နှစ်ကဒီမှာအက္ကိညာတုတ်ကိုသင်ပြီးပါလေကမ္ဘာလောကကြီးရဲ့ပြက်ပုံဒီပုံအဲ့တော့ဦးဇင်းတို့ကမ္ဘာအကျမ်းများအပြည့်ပြန်မှတ်မိအောင်ပြောရရင်ကမ္ဘာလောကဟာရေဓာတ်ကြောင့်လည်းပဲပြက်နိုင်တယ်မီးတက်ကြောင်လည်းပြက်နိုင်တယ်လေတက်ကြောင်လည်းပြက်နိုင်တယ်ပြက်တဲ့အခါမှာဒီတိုင်းပြက်တာတော့မဟုတ်ပါဘူးလောကဓာတ်တစ်ခုပြက်တော့မယ်ဆိုရင်နော်နှစ်ပေါင်းတသိန်းလောက်ကအကျိုးတင်ပြီးတော့လောကပြူဟာနှစ်တေဟာကျွေးကြော်ပါလေနောက်တစ်ဘလောက်ဆိုရင်ကမ္ဘာလောကကြီးပြက်တော့မယ်ဒါကြောင့်တရားမမေ့ကြပါနဲ့လို့လောကပြူဟာနှစ်တေဟာတလောကလိုလိုက်ကျွေးကြော်တဲ့အတွက်ကြောင့်တတ္တဝါတွေကျွန်တော်များများဟာထိတ်လန့်ပြီးတော့အဲ့ဒီအခါမှာတရားဓမ္မတာဝေကတွေနဲ့မေတ္တာပြင်မစုံစိတ်ဓာတ်တွေနဲ့နေတဲ့အတွက်ကြောင့်ရသောအပြည့်ကုသိုလ်တွေရပြီးတော့ဇန်တွေရပြီးတော့နောက်ဆုံးပြမပြီရောက်ကုန်ကြတာလူတွေရဲ့စိတ်ကောင်းနှလုံးကောင်းကြောင့်တိရစ္ဆာန်တွေရလည်းအဲ့ဒီချိန်ခါမှာကုသိုလ်မေတ္တာဓာတ်အရှိန်ဟာအဟုန်တွေတက်ပြီးတော့တိရစ္ဆာန်တွေမှာလည်းပဲမေတ္တာကုသိုလ်တွေဖြစ်ပြီးတော့အဲ့ဒီနော်ကုသိုလ်တွေကြောင့်လူပုံဖြစ်လူပုံရောက်တဲ့ခါမှာလည်းပဲလောကသူဟာနဲ့တည်းကျန်တဲ့ဆက်ကျွေးကြော်နေတဲ့အတွက်ကြောင့်သူတို့လည်းပဲမမေ့မလျော့နေတဲ့အတွက်ကြောင့်ကုသိုလ်တွေဖြစ်ပြီးတော့နော်နောက်ဆုံးဇန်တွေပါတွေရပြီးတော့နောက်ဆုံးပြမပြီရောက်တယ်တတဝါလေးအကုန်လုံးဟာဒုတိယဇန်တတိယဇန်သုတ္တဇန်စတဲ့ကဘာပြည့်ရင်မပါတဲ့တက်တန်းရှည်ကြတဲ့ဗိမာပုံကြီးရောက်ကုန်ပါလေပထမဇန်၃ပုံကတော့ကဘာပြည့်တိုင်းပါပါလေအဲ့တော့ဆိုတာကပြောလို့ရင်ကနိဒ္ဒမိစ္ဆာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်တွေကျတော့ကဘာပြည့်တော်လည်းပဲကဘာပြောင်းပြီးခံရတယ်လို့ဆိုပါတယ်ဝတ္တခန္ဓုကတန္တရာရဲ့ဝိမြုပ်နိဒ္ဒမိစ္ဆာဒိဋ္ဌိကပုဂ္ဂိုလ်တတဝါလေးကတော့ကဘာပြည့်တဲ့အခါမှာသူတို့ရဲ့ကံကကိုမပြည့်တဲ့ကဘာတစ်ခုအလိုလိုဖန်တီးပေးတာတဘောကမ္ဘာလောကတစ်ခုလုံးအကုန်လုံးပြက်နေပါလေကဲနဲ့သူတို့ရဲ့ကြီးကျယ်တဲ့ကံတွေကမပြက်တဲ့ကမ္ဘာတစ်ခုကိုဖန်တီးပေးထားတဲ့သဘောနဲ့တူပါတယ်မပြက်တဲ့ကမ္ဘာကိုပြောင်းပြီးတော့ခံရတယ်လို့ဆိုတယ်အဲ့တော့ကမ္ဘာစัจ java လာအနန္တအာကာသထဲမှာလွင့်မြောနေတဲ့အစိတ်ပိုင်းမှန်တဲ့များဟာရေမီးလေတစ်ခုခုကြောင့်ပျက်စီးရတဲ့အချိန်ခါဆိုတာအများကြီးရှိတယ်အဲ့ဒီလိုရှိတဲ့အခါမှာဒီစัจ java လာအနန္တမှာရှိနေတဲ့တတ္တဝါတွေကျွန်တော်များများဇန်ရပြီးတော့ပြမပြီးရောက်တော်ညာလဲပဲနိဒ္ဒမိစ္ဆာဒိဋ္ဌိအကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ကြီးကြတော့ကဘာပြက်တော်လည်းပဲပြမပြီမရောက်ဖဲနဲ့ငရဲပြီသူတို့ရဲ့ကံအားလျော်စွာကြံရစ်တဲ့ကဘာတစ်ခုနဲ့နေရတဲ့သဘောလို့ဆိုပါတယ်အဲ့တော့ So I got up to Madi Madi Madani, Jai, being Kavagale, two Dadani, and my Pian Pilare. A Kavau Gala, Pian Pilare, Jima, Dadan Jurek, and Kavau Gala, the Kaluri Vari, Nadi Pian Pilare. And Nibong Jara, I got a Kaya Kavaya Pian Pilare. Get like Pilate at that Kavaya Diama. I don't go in my Shinari Bodra, Jolaga. Digava Loga, you said Jawalariha. The Kudo Kama, I bought that for it. Ye dead the year, Slamo Mujang. တလောက်ကြီးကျယ်တဲ့ပထဝီဓာတ်ကြီးတွေဟာတော့မှအစိတ်စိတ်မှမကုန်ပြည့်ရလေတဲ့နိုင်ချင်မှုအဲ့ဒီတော့ကြီးကျယ်ပြီးခိုင်ခန့်လာပါတယ်ဆိုတဲ့ဟာတွေတော့တူပြည့်ရနေတာဒီအစ္စတမှာရှိတဲ့တခဏလေးတစ်စက္ကန့်လေးတော့မှမရက်ဒီနိုင်တဲ့ဒီမာကျော်တဲ့ပထဝီဓာတ်သဘောဘယ်မှာဒီတန့်ခံရပါမလဲနိုင်ချင်ခိုင်တာနော်အဲ့တော့ယောဂီပုဂ္ဂိုလ်ကိုယ်ဉာဏ်နဲ့ဝိပဿနာရှုတဲ့အခါတခါတ ှင်သာရိပုတ္တရာခိုင်းတာပါနော်အရှင်သာရိပုတ္တရာဒီနေမှာခိုင်းနေတာအဲ့ဒီလိုအကူအညီယူလိုက်တဲ့အခါအခုရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့ဓာတ်တဘောမမြဲပုံကိုပုံမြန်မြန်သိလွယ်တဲ့တဘောဦးဇင်းတော့အဲ့ဒီလိုတွက်လို့ရတယ်နော်အဲ့ဒါယောဂီပုဂ္ဂိုလ်တို့လည်းပဲဒီတုတ်လေးဟာတကယ်ဉာဏ်တိုင်းဆိုင်ရာရောက်တဲ့အခါဒီတုတ်လေးကိုမကြအာယုံပြုစေချင်ပါတယ်နော်ဒီလိုမျိုးပြင်ပတဲ့ဗိဒ္ဓနဲ့အကူအညီနဲ့နှိုင်းချင်ပြီးတော့မှကိုယ့်ရဲ့ဒီဉာဏ်ကိုတက်ဖို့အတွက်နိုင်ခြင်းခိုင်းတဲ့သဘောလေးတွေပါတာတွေ့ရတယ်။ဒါကြောင့်ကိဉ္ပဏိမတ္တမတ္တထကတ္တကာယတ္တတနုပါဒိဏတ္တအဟံတိဝါမမန္တိဝါအတ္တမိတိဝါတဲ့။ဒီလောက်ကြီးကျယ်ခန့်ခန့်နဲ့ဗေဒပထဝီဓာတ်လွန်ခဲ့တဲ့တောတွေတောင်တွေမြေကြီးတွေအောင်မှအာဘောဓာတ်လွန်ခဲ့လာရင်အစိမ့်စိမ့်မွားမှာကုန်ခန့်ပျက်စီးဖောက်ပြန်သွားရသေးတာ။ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဒီပထဝီဓာတ်လွန်ခဲ့တဲ့ရုပ်အစိတ်ပိုင်းလေးတွေဆိုတာနော်တစ်စက္ကန့်လေးတောင်မှအငြိမ့်မနေပဲနဲ့ပြက်နေတယ်ဒီကိုယ်ငါကဘယ်လိုလုပ်ငါဟာဒါကိုအကြောင်းပြုပြီးငါပဲဒါကိုအကြောင်းပြုပြီးတော့မပြက်မစီးတဲ့ငါအတ္တပဲလို့ဘယ်မှာဆွဲเสียတာကောင်းမှမလဲအထခွတ်တနောတိဝိထဟောတိတကယ်တမ်းကျတော့ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါဤအတ္တလည်းမဟုတ်ပါတကားလို့ဆုံးဖြတ်ချက်ချနိုင်သွားတယ်မှတ်ရင်မှတ်ရင်ဆုံးဖြတ်ချက်ချနိုင်သွားပါလိမ့်မယ်ဒါကြောင့်တင်စေအာဟုသောဘေကုံပရိအကောတန်တိပရိပါတန်တိရောတန်တိဝိဟေတန်တိတဲ့အဲ့ဒီလိုဗိဒ္ဓပထဝီဓာတ်ရဲ့ပျက်စီးပုံကိုဉာဏ်နဲ့အာယုံယူပြီးတော့အစ္ဆဒပထဝီဓာတ်ရဲ့မမြဲပုံကိုအဲ့ဒီလိုအကူအညီယူပြီးရှုရှုရှုရှုရှုပါများပြီဆိုရင်ပထဝီဓာတ်ကိုအဲ့ဒီလိုနိုင်နိုင်ကဲကဲရှုပါများတဲ့ယောဂီပုဂ္ဂိုလ်ကိုတစုံတရာသောပုဂ္ဂိုလ်ကလာပြီးတော့ဆဲရီမယ်ရည်ရွတ်မယ်ချင်းချောက်မယ်တက်မယ်ဖြတ်မယ်လို့လာချင်းချောက်မယ်ဆိုရင်အဲ့ဒီလိုဓာတ်ကမ္မထံစီပြန်ထားတဲ့ပုဂ္ဂိုလ်ဟာဘာဆုံးဖြတ်နေလဲသူကတန်းပြလိုက်ပြီတော့အဲ့ဒီလိုဓာတ်ကမ္မထံကိုနိုင်နိုင်နင်းနင်းစီပြန်ထားတဲ့ပုဂ္ဂိုလ်ဟာအေဝံပဇာနာတိဒီလိုသိတယ်ဘယ်လိုသိတော့ဥပ္ပန္နခောမိအယံသောတတံဖတ္တသာဒုက္ခဝေဒနာအခုငါ့ကိုဒီလူလာချင်းချောက်နေဒီပုဂ္ဂိုလ်ငါ့ကိုလာချင်းချောက်ဒါဆဲနေတယ်ဒါရည်ရွတ်နေတယ်။ငါ့ကိုမျိုးမျိုးဖုံဖုံเนาะအတန်နဲ့လာနှိပ်စက်နေတယ်။အဲ့တော့သူ့အတန်ကြောင့်ငါစိတ်ထဲမှာမခံနိုင်ဒုက္ခဝေဒနာတွေဖြစ်နေတယ်။အဲ့တော့ငါစိတ်ချင်းရရတာဘာကြောင့်လဲ။စဉ်းစားကြည့်။ဓကမ္မထံစီပြန်ထားတဲ့ပုဂ္ဂိုလ်ကညံနဲ့မလွတ်ဘူးဆိုတာကိုရှင်သာရိပုတ္တရာထောက်ပြတယ်။ဥပ္ပန္နခောမိအယံသောတတပတ္တသာဒုက္ခဝေဒနာ။မိငါရဲ့တဏ္ဍာမအယံဒုက္ခဝေဒနာအခုဖြစ်ပေါ်နေတဲ့စိတ်ဆင်းရဲတဲ့ဒုက္ခဝေဒနာဆိုတာသောတတံဖတ္တသာနာအတွေ့အကြောင်းဥပ္ပန္နဖြစ်နေတာတာသခောပဋိစ္စဒီဒုက္ခဝေဒနာဆိုတာလည်းပဋိစ္စအကြောင်းကိုဆွဲပြီးမှဖြစ်ပေါ်လာတာနောအပဋိစ္စအကြောင်းမရှိဘဲနဲ့ရုပ်ကြီးပေါ်လာတာမဟုတ်ဘူးကိဉ္ပဋိစ္စဘာကိုဆွဲပြီးပေါ်လာတာလဲဖတ္တံပဋိစ္စဖတ္တကိုဆွဲပြီးမှဖြစ်ပေါ်လာတာဓကမထံရှုနေတဲ့ရှုပံများတဲ့ပုဂ္ဂိုလ်ဟာအတန်လေးတန်ကြားလိုက်တာနဲ့ချက်ချင်းဉာဏ်ကအဲ့ဒီကိုသွားထိန်းနိုင်နေတယ်။ဓကမထံရှုခြင်းရဲ့အကျိုးကိုရှင်သာရိပုတ္တရာတန်ပြတယ်နော်။ဦးဇင်းတို့ဒီလိုမျိုးဓကမထံကြီးသိမ့်မရှုထားဘူးဆိုလို့ရှိရင်အတန်တန်ဘယ်လောက်ဆက်ကြတာကြားလဲစိတ်ဆင်းရဲစိတ်ဆင်းရဲပြီးရပြန်အောင်မိမယ်ပြန်ပြောင်းမိမယ်ပြန်ဆုံမိမယ်အာပြီးရနေမယ်ငါစရံဖြစ်မိမယ်စသည်အားဖြင့်ဒါဆေးဆက်လာမှာပေါ့။အခုဒီမှာရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကဒီမှာပြောနေတယ်ကျေလို့ငါရှင်တို့တဲ့ ယလိုဓာတ်ကမ္မထံကိုစီးပြားမှညာတဲ့ပုဂ္ဂိုလ်ကိုတစုံတရာသောပုဂ္ဂိုလ်ကလာဆဲရည်မယ်ရည်ရွတ်မယ်ချင်းချောက်မယ်တတ်မယ်ဖြတ်မယ်လို့လာချင်းချောက်မယ်ဆိုရင်ရုတ်တရက်တတိမကတ်လိုက်မိရင်စိတ်ဆင်းရဲတဲ့ဒုက္ခဝေဒနာပေါ်လာပေါ်လာတော့တန်းထိန်လိုက်နိုင်တယ်အာငါစိတ်ဆင်းရဲသွားပြီဘာကြောင့်လဲဒီစိတ်ဆင်းရဲတာဆိုတော့ငါစိတ်ဆင်းရဲမနေဘူးအခုအကြောင်းရှိတယ်အကြောင်းမရှိပဲပေါ်တာမဟုတ်ဘူးဒီအကြောင်းကဘာလဲဖတ်တာဖတ်တာဆိုတာဘာလဲငါနားနဲ့တူလာပြောတဲ့အတန်နဲ့ဆုံလိုက်တဲ့ဖတ်တာအဲ့ဒီဖတ်တာကြောင့်ငါအခုစိတ်ချင်းရတာသူ့အတန်နဲ့ငါနားနဲ့ဆုံတဲ့ဖတ်တာမရှိဘူးဆိုရင်စိတ်ချင်းရစီလားရရှိရလားအဲ့တော့ तू ကအဲ့မှာတောင်းမြင်ပြီနော်ဖတ်တာဆိုတဲ့အကြောင်းတရားရှိလို့အတန်နဲ့နားနဲ့ဆုံလိုက်တဲ့အတွက်ဆိုတဲ့နော်အတန်နဲ့နားနဲ့အဲ့တော့သောတင်္ဆာပရိစ္ဆာတတ္တိစာဥပ္ပစ္စတိတိဏံတင်္ကတိဖတ်တော့ဆိုတာနားရဲ့အတန်ရဲ့ကြာတိစိတ်ရဲ့သုံးမျိုးတို့ရဲ့ပေါင်းစုံခြင်းကိုဘာလို့ခေါ်လဲဖတ်တာဘာလို့ခေါ်လဲဖတ်တာအဲ့ဒီသုံးမျိုးတို့တဲ့ကအကြောင်းအဲ့ဒီသုံးမျိုးသောသုံးခုကဆုံလိုက်တဲ့ဖတ်တာကြောင့်အဲ့ဒီအတန်ကိုဆက်ပြီးတော့လက်ခံခြင်းစဉ်းစားခြင်းခံစားခြင်းဆိုတာမလားဘူးလားလားလားလာတော့ဒီတန်ကိုကမကျင်နိုင်လိုက်တော့ဒုက္ခဝေဒနာမဖြစ်ဘူးလားအဲ့တော့ဒုက္ခဝေဒနာဆိုတာအကြောင်းမဲ့ပေါ်လာတာဟုတ်ရဲ့လားအကြောင်းမရှိဘဲပေါ်လာတာဟုတ်ရဲ့လားဒီမှာအကြောင်းအနီးကပ်အကြောင်းကဘာကိုသွားတွေ့လဲဖတ်တာသူ့အတန်နဲ့ကိုယ်နားနဲ့ဆုံနေလို့လွယ်လွယ်ပဲပြောကြပါဆိုပေါ့နော်အဲ့တော့ဒီအတန်နဲ့နားနဲ့ကတစ်ချိန်လုံးဆုံနေတာဟုတ်ရဲ့လားအမြဲတမ်းဆုံနေတာဟုတ်ရဲ့လား तू ကအပြောရင်လည်းရိုက်ရင်ရက်မယ်ကိုကနှလုံးမသွင်းလိုက်ရင်လည်းပဲအဲ့ဒီအတန်ကိုကိုကြားရလားအိမ်မှာဦးဇင်းတို့ယောဂီပုဂ္ဂိုလ်တယောက်ဆွေးနေတယ်ကသူကအိမ်မှာမှတ်တယ်အဲ့ဒါဦးဇင်းတို့ကသူ့ကိုတိုက်တွန်းတယ်ဒီလိုမျိုးဓာတ်သဘောတွေရှုလိုက်နိုင်တဲ့အခါမှာတရားစခန်းတစ်ခုကိုရက်ရှည်သွားဝင်ပြီးမှတ်ပါလားလို့အဲ့လိုတိုက်တွန်းတော့တကယ်တမာတိမရရင်တော့မှတ်လို့အဲ့လိုမျိုးသွားတက်ပါလေသူကတမာတိရတယ်ဒီဓာတ်သဘောကိုအာရုံပြလိုက်တာနဲ့ဘယ်မှစိတ်မရောက်တော့ဘူးအပြင်ကလူတွေသူ့အိမ်ထဲမှာအပြင်ကလူတွေတီဗီတွေကြည့်နေတယ်ပြောနေဆိုနေကြတယ်အဲ့ဒီအတန်ကလုံးဝမကြတော့ဘူးတရားနော်ဒါကတမာတိအနှုတ်ရင်ကွာပါလိမ့်မယ်နော်တချို့ကြတော့တမာတိသိထူထောင်ရမလို့ပါရမီပါတဲ့သဘောနော်ခဏလေးနဲ့တမာတိအာနာပါနကို3မိနစ်လောက်လေးအာနာပါနကိုစိုက်ပြီးပြီဆိုရင်ဓာတ်သဘောကတန်းပေါ်ပြီတချို့5မိနစ်လောက်တသူပါရမီပေါ့နော်ဦးဇင်းတို့တော့တဏှာကြီးတော့မှတ်တယ်ပဲငိုက်တာကတဏှာလုံးရတယ်နော်ဒါကြောင့်ဟိုတစ်ခါလေးပါရမီဓာတ်သဘောတွေညာဒီပါရမီသဘာဝတွေညာတော့အံ့ဩစရာကောင်းပါလေအဲ့တော့ဒီမှာဦးဇင်းပြောလိုတာကဖတ်တာမဖြစ်အောင်သူဓာတ်ကိုနိုင်နေအောင်ရှုနေတာကိုပြောတာပါသူလုံးလုံးစီတရားစခန်းသွားစရာမလိုသေးဘူးတဲ့ဒီဓာတ်သဘောကိုစိုက်လိုက်တာနဲ့ကျန်တာသူဘာမှမကြတော့ဘူးအပြင်မှာသူတို့တီဗီကြည့်နေရသွားနေလာနေကြတယ်အော်လေသူလည်းအော်လေအရင်ကသူဒါမျိုးမဖြစ်ဘူးလေဒီဓာတ်သဘောပေါ်လာလို့အဲ့ဓာတ်သဘောစိုက်ကြည့်လိုက်တဲ့အချိန်မှာသူဘာမှမကြတော့အဲ့တော့နှလုံးမသွင်းတော့ဘူးပေါ့သူတို့အတန်တွေအဲ့တော့အဲ့အတန်တွေကိုကိုကနှလုံးမသွင်းဘူးဆိုလို့ရှိရင်ဒီနားနဲ့အဲ့အတန်နဲ့ဖတ်တာရှိရလားမရှိတော့ဒုက္ခဝေဒနာလာရတယ်ဒီမှာစဉ်းစားဖို့နော်အဲ့ဒါကိုရှင်သာရိပုတ္တရာဒါကြောင့်ဦးဇင်းတို့ဓမ္မဖြင့်လောကထံကိုကြောဖြတ်ခြင်းဆိုတာဦးဇင်းတို့လောကထံဆိုတာကသောတာပန်ပြောခဲ့ပြီဦးဇင်းတို့လူသားတွေဆိုတာတရားနဲ့တရားအပြန်နဲ့နေစဉ်စကားမပြောရဘူးပြောရလားမြင်နာရယ်နာနာရယ်စားတာရယ်ကဒါတော့မဟုတ်ဘူးအများဆုံးအသုံးပြုရတာတရားနဲ့တရားဆက်သွယ်တဲ့အခါအတန်နဲ့မဆက်သွယ်ရဘူးလားအဲ့ဒီကနေပဲအကုသို့ဖြစ်များတာနော်စဉ်းစားကြည့်နော်သူနဲ့သူနဲ့ကိုနဲ့အပြန်အလှန်ပြောတယ်အဲ့ဒီပြောတဲ့စကားတန်တွေကကိုမကြိုက်ရင်အကုသို့ဖြစ်သွားပြီဟုတ်တယ်ဗျအဲ့ဒါနော်ဒီအဲ့ဒီအနေမှာထပ်ပြီးတော့ကိုကတိမခံနိုင်လို့လုံလုံကဲကဲဖြစ်လာပြီးတယ်ကိုထိလက်ရောက်ကာယဒါကမပါလာဘူးလားအဲ့တော့ဦးဇင်းတို့ဒွါရ6မျိုးထဲမှာလောကဓာတ်တွေကိုအရင်ဆိုင်ရာဆုံးဒွါရနှစ်ခုကဒီသောတဒွါရနဲ့ကာယဒွါရဘယ်နှနေရလဲနှစ်နေရအဲ့တော့ဒီသောတဒါရမှာစိတ်ကိုထိမ့်ချုပ်နိုင်ဖို့ဆိုရင်ဓာတ်ကမ္မထံကိုနေအောင်ကြည့်ဖို့ဒီတုတ်တော်တွေမှာပြောတာပေါ့နော်ဒါကတော့ကိုယောဂီပုဂ္ဂိုလ်ကိုနဲ့တင့်တဲ့အဘဒါဦးဇင်းတို့ကဒီတုတ်ကိုပြပြနေတယ်ဒါပေမဲ့လူတိုင်းလည်းပဲဓာတ်ကမ္မထံနဲ့ကြိုက်ချင်ပါလေကြိုက်ပါပေါ့နော်ယောဂီတိုင်းတော့လည်းကြိုက်ချင်ပါကြိုက်ပါအဲဒါဒီတုတ်တဲ့အဲ့တော့ကြည့်အဲ့တော့ဒီနားနဲ့အတန်နဲ့ဆုံနဲ့ဖတ်တာကြောင့်ငါစိတ်ရှင်းရတဲ့ဒုက္ခဝေဒနာဖြစ်တာဒီဖတ်တာဖတ်တော့အနိစ္စော ဖတ်တာဆိုတဲ့အများအားမဖြစ်နေဘူး။ तू အပြောရရင်လည်းပဲနောက်ဆုံးကိုနားနဲ့မဆုံးနိုင်တော့ဘူး။ तू ကမရဘူးဆိုရင်လည်းကိုကနှလုံးမသွင်းမဲနဲ့ကိုမှတ်နေကြ။အာအယုံကိုပြန်ဆိုင်ပြီးတော့လည်းပဲဖတ်တာမဖြစ်အောင်စောင့်စီလို့မရဘူးလား။အဲ့ဒါဆိုရင်ဖတ်တာဟာအများအားပုံနေတာမျိုးမဟုတ်ဘူးဆိုတဲ့သဘောတရားမတွေ့ရဘူးလား။ဒါဆိုရင်ဖတ်တာဟာအိဆာလားအာနိဆာလား။အနိစ္စဖတ်တော့ဖတ်တာအနိစ္စဆိုရင်ဖတ်တာကြောင့်ပေါ်တဲ့နောက်ကစိတ်ဆင်းရဲတဲ့ဒုက္ခဝေဒနာလည်းပဲအနိစ္စဖြစ်မလားအနိစ္စဖြစ်မလားအဲ့တော့ဝေဒနာဖြစ်ပြီဆိုရင်ဝေဒနာကဒီတိုင်းရပ်မနေဘူးဝေဒနာကိုကိုယ်ကဆက်ပြီးတော့မှတ်မှတ်လိုက်နိုင်ဘူးဆိုရင်အဲ့ဒီဝေဒနာနောက်မှာနောက်ဆက်တွဲကဘာလာလဲဆိုတဲ့အခါကျတော့အဲ့ဒီအာယုန်တွေကိုမှတ်သားတဲ့တင်ညာသဘောလာတယ်နောက်တစ်ခါအဲ့ဒီအာယုန်တွေကိုမှတ်သားပြီးတော့ကိုယ်ကအဲ့ဒီအာယုန်တွေကိုတုံ့ပြန်တဲ့လှုပ်ရှားမှုသင်္ခါရသဘောမလာဘူးလားလာတယ်အဲ့ဒီအာယုံကိုထက်ခါထက်ခါသိတဲ့စိတ်ဝိညာဉ်သဘောတွေမလာဘူးလားဒါဆိုရင်ကြားစဲအခိုက်အတန့်မှာကြည့်နာယုတ်ရဲ့အတန်ယုတ်ရဲ့ကဘာခန္ဓာလဲရူပခန္ဓာနာယုတ်ရဲ့ကြားလိုက်တဲ့အတန်ယုတ်ရဲ့ဘာခန္ဓာလဲရူပခန္ဓာနော်အဲ့ဒီနာနဲ့အတန်နဲ့ဆုံလိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့ဝေဒနာလေးကဘာခန္ဓာဝေဒနာခန္ဓာအဲ့ဒီဝေဒနာနောက်မှာအဲ့ဒီအာယုံတွေကိုအတန်တွေကိုလိုက်လိုက်မှတ်တဲ့တင်ညာသဘောမလာဘူးလားအဲ့ဒါကလည်းဘာခန္ဓာတင်ညာခန္ဓာအဲ့ဒီတင်ညာသဘောနောက်မှာအဲ့ဒီအာယုန်တွေပေါ်မှာတုံ့ပြန်တဲ့လှုပ်ရှားမှုသင်္ခါရသဘောကိုမလာဘူးလားအဲ့ဒါဘာခန္ဓာသင်္ခါရခန္ဓာအဲ့ဒီအာယုန်ကိုထက်ခါထက်ခါတိတိနေတယ် तू ကပြောသမျှဆိုသမျှဆဲသမျှကိုကအာယုန်ကြည့်လိုက်ရင် तू ကငါ့ကိုဘယ်လိုဆဲတာ तू ကငါ့ကိုဘယ်လိုပြောတာ तू ကငါ့ကိုဘယ်လိုနာအောင်ပြောတာလို့လိုက်အာယုန်တိုင်းအတန်တိုင်းတန်တိုင်းကိုလိုက်သိတယ်သိစိတ်မလာဘူးလားအဲ့ဒါကဘာခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့တော့ကြားစဲခိုက်တဲ့ခန္ဓာပရမလည်းအဲ့ဒီခန္ဓာ၅ပါးကိုဝိပဿနာဉာဏ်မှာဥထားဘူးဆိုရင်ဒီလိုမျိုးကိလေသာတွေကဝင်နေရမယူဘူးလားယူတယ်နော်အဲ့တော့ဒီနေုံနေရာမျိုးမှာကြည့်အဲ့တော့မူလနောက်ကြည့်ပေါ်လာတဲ့ဝေဒနာတွေ၊သင်ညာတွေ၊သင်္ခါရတွေ၊ဝိညာဉ်တွေဆိုတဲ့ဒီနောက်ဆက်တွဲပေါ်လာတဲ့ခန္ဓာတွေကအရင်ကဖတ်တာကနေစခဲ့တာဒါကနေစခဲ့တာနော်ဖတ်တာလည်းလေနားရှိလို့အတန်ရှိလို့နားနဲ့အတန်ဆုံလိုက်တဲ့အတွက်ကြောင့်ဖတ်တာဆိုတာမပေါ်လာရဘူးလားအဲ့မှာဖတ်တာရှိတော့ဘာပေါ်လဲဝေဒနာဝေဒနာပေါ်တော့ဘာပေါ်လဲသိညာသိညာပေါ်တော့ဘာပေါ်လဲသင်္ခါရသင်္ခါရပေါ်တော့ဘာဆက်ပေါ်လဲဝိညာဉ်ဆက်ပေါ်လဲခန္ဓာ၅ပါးဖြစ်စဉ်တခါတည်းမပေါ်ဘူးလားပေါ်လားအဲ့တော့ကြည့်တဘာဝဓမ္မတစ်ခုကိုစဉ်းစားကြည့်လိုက်တဲ့အခါဒီခုလောလောဆယ်ယောဂီပုဂ္ဂိုလ်တို့တဏ္ဍာမှာဖြစ်ဆဲသည်ခန္ဓာ၅ပါးဖြစ်စဉ်ရလွယ်လို့တခြားဖြစ်စဉ်ရှိရလားမရှိဘူးအဲ့တော့အဲ့ဒီသဘောတရားတွေကလည်းပဲအကြောင်းဖြစ်တဲ့ဖတ်တာမူရင်းဖြစ်တဲ့ဖတ်တာဆိုလည်းပဲတစ်ချိန်လုံးဖြစ်နေတာမဟုတ်တဲ့အတွက်ကြောင့် तू ကလည်းနေစားလားအနေစားလားအဲ့တော့အကြောင်းဖြစ်တဲ့ဖတ်တာပြည့်ရင်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဝေဒနာတင်ညာတင်္ခါရဝိညာဉ်တို့ကလည်းပဲမပြည့်ဘူးလားပြည့်လားအဲ့တော့သူတို့လည်းပဲနေစားလားအနေစားလားအဲ့တော့တတ္တဓာတာဟမ္မနမေဝစိတ်တံတက္ခံတတိပတိတတိတန်တိတ်တတိအဓိမုတ်တိတဲ့ဒီလိုဓကမထံရှုမှတ်လိုက်တဲ့ရှုမှတ်ထားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအတန်လေးတစ်ခုကိုယ်ကိုလာဆဲရတဲ့အတန်ဒီတိုင်းထွာတဲ့အတန်ဒီတတ်မယ်ဖြတ်မယ်လို့လာချင်းချောက်တဲ့အတန်ဒီပေါ်မှာအဲ့ဒီလိုမျိုးဓကမထံလေးနဲ့ရှုမှတ်ထားပြီးတော့သင်္ကြန်ဉာဏ်ဝိပဿနာဉာဏ်နဲ့ဥလိုက်လိုက်ဆိုရင်တဲ့ဩဒါလေးတွေကဓတဘာဝဖြစ်စဉ်သူ့တဘာဝဖြစ်စဉ်ကြောင်းကျိုးဖြစ်စဉ်လေးတွေပါပဲလားလို့မချက်ချလိုက်နိုင်လို့ဒီဓာတ်သဘာဝအပေါ်မှာပဲစိတ်ကပက္ခံတတိပြေးဝင်သွားမယ်ဆိုရင်ပတိတတိကြီးလင်းလာမယ်တန်တိတတိအဲ့ဒီအာယုံပေါ်မှာပဲစိတ်ကတည်နေမယ်အဓိမုတ်စတိအဲ့ဒီအာယုံပေါ်မှာပဲစူးစူးဆိုင်ဆိုင်တက်ဝင်နေမယ်လွတ်လပ်နေမယ်လွတ်မြောက်နေမယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာဦးဇင်းတို့ဆွေးနွေးကြတာကအဲ့တော့အရှင်မြတ်ကလည်းသူများကိုယ်လာဆဲရင်ကိုယ်ကပြန်ပြောမှာပေါ့ဒါလောကတဘာဝအဲ့တော့ဒီနေရာမှာနေရာဌာနကိုကြည့်ရမယ်အရှင်သာရိပုတ္တရာကတရားအားထုတ်နေတဲ့ယဟန်တော်တွေကိုဟောနေတာအရက်ထဲကလူတွေကိုဟောနေတာမဟုတ်ဘူးဆိုတော့သဘောပေါက်မှာပေါ့နော်အဲ့တော့ဥပမာဆိုတော့အလုတ်ခွင်ထဲမှာအိမ်မှာဖြည့်ချင်းစရာကိစ္စတွေရှိတဲ့နေရာမှာဒီလိုမျိုးကြီးသွားလုပ်နေလို့တော့တချို့နေရာတွေမှာရပါမလားမရနိုင်ဘူးနော်နေရာကိုကြည့်ရမယ်နော်အခုဒီနေရာမှာအရှင်သာရိပုတ္တရာယဟန်တော်တွေကိုဟောနေတာလူတွေကိုစီထဲမှာနေတဲ့လူတွေအလုပ်ထဲမှာနေတဲ့လူတွေကိုခေါ်လာမဟုတ်ဘူးเนาะကြော်လွားနည်းရဒီသူ့နေရာလေးသူရှိတယ်ဆိုတော့ကွယ်ကွယ်ကြဲကြဲသိရမယ်เนาะဒါကြောင့်တစ်ခါလေကျတော့ဟိုနားတဲ့တရားကိုခါလေကျနေရာဌာနအားလို့ဆိုတာဘယ်လိုနေရာမျိုးမှာခေါ်တာလဲမသိတဲ့အခါ ဒါကြီးတွေကလောကနဲ့မဖြစ်နိုင်ပါဘူးလောကနဲ့အံဝင်ကြတဲ့ဖြစ်မှာမဟုတ်ပါဘူးစိတ်ကူးရင်ဆံပါတယ်လို့အဲ့ဒီလိုမျိုးဖြစ်ပြီးတော့ယုံကြည်မှုတွေလျော့ပါသွားတတ်တယ်အဲ့တော့ဒီလိုနေရာမျိုးမှာအရှင်သာရိပုတ္တရာကနောက်ဆုံးတရားမယုတ်အောင်လို့တရားဆုတ်မသွားအောင်လို့အဲ့တော့ကိုဓကမတန်စီချမ်းနေလို့တစုံတရာသောပုဂ္ဂိုလ်ကလာတတ်နဲ့ဖြတ်နဲ့ချင်းချောက်နေတော့မှအဲ့ဒီအတန်ကိုကိုကနော်ဖတ်တတ်မဖြစ်အောင်ဘယ်လိုကောက်မလဲအဲ့တော့ကိုအားထုတ်နေကြဓကမထမ်းပေါ်မှာပဲပြန်ပြီးတော့စူးဆိုင်ပြီးတော့တင်အဲ့ဒါဆိုရင်သူ့အတန်နဲ့ကိုနားနဲ့ကြားတဲ့ဖတ်တတ်လာပါမလားမလာဘူးအဲ့တော့ဒီအလုပ်ကိုပဲဆက်လုပ်ခိုင်းတဲ့သဘောပေါ့နော်အဲ့တော့လောကထဲမှာလည်းကိုကတခါတလေအလုပ်ခွင်မှာပြောကြဆိုကြလမ်းမှာပြောကြဆိုကြမိသားစုချင်းချင်းပြောကြဆိုကြတခါတလေအဲ့ဒီပြောတာဆိုတာတွေကဒီတိုင်းရက်နေရလားဆိုမရက်နေဘူးအိယာပေါ်အိတ်တဲ့ခါကြီးပါမလာဘူးလားလားเนาะနဖူးတော်လက်တင်တဲ့ခါလည်းပဲသူငါ့ကိုဘယ်လိုပြောတာမခံနိုင်ဘူးဆိုတာမလာဘူးလားလားလားငါ့ကိုနာကြည့်အောင်ဘယ်လိုပြောထားတာဒါဘယ်လိုပြောထားတာဒါလားနေရတော့မကြည့်အဲ့ဒီလိုနေရာမျိုးမှာကိုကဘယ်လိုဖြေလျှော့မလဲသူ့အတန်နဲ့ကိုမကြားနေတော့ဘူးလေကိုကအဲ့ဒီအတန်ကိုပြန်ပြန်ခေါ်နေတာဟုတ်တယ်မလားအဲ့တော့ပြန်ပြန်မခေါ်အောင်ဆိုရင်ဒီလိုဓကမထံတစ်ခုခုနဲ့အာယုအစားထိုးနိုင်ရမှာပေါ့ဟုတ်ပြီလားပုရုဇဉ်ဆိုတော့ဒီအလုတ်ခွေမှာပြောကြဆိုကြအိမ်မှာပြောကြဆိုကြပြောစရာဆိုစရာရှိတယ်ပြောနေရမှာပဲဗဇတ်ဆိုတာပြောစရာအဲ့တော့ပြောတော့ခံစားလာတယ်ပါမခံစားလာကြပါအဲ့ဒီချိန်မှာပြဿနာရှိတယ်အဲ့ဒီချိန်မှာတော့ကိုဖြည့်ရှင်းစရာရှိတယ်ဖြည့်ရှင်းတယ်နောက်ပိုင်းအဲ့ဒီအတန်တွေကိုပြန်ခေါ်ပြီးအကုသို့မဖြစ်အောင်အပူတွေမဖြစ်အောင်အဲ့ဒီခံစားရတဲ့လောကတန်တွေကိုဘယ်လိုကြော်မလဲဆိုရင်ဒီနည်းနဲ့ကြော်လို့ရတယ်အဲ့တော့ဓမ္မဖြင့်ဒေါဂရံကိုကြော်ဖြတ်ခြင်းဆိုတာဥပ္ပင်းဒီရှုတော်မှာပြောတာပါနော်အဲ့တော့နားနဲ့ပတ်သက်ပြီးတော့လောကဓာတ်ကြီးဝင်လာတဲ့အခါမှာဒီလိုနီးနဲ့ကြောင်းကျိုးဆင်ခြင်ပြီးတော့ရှုမှတ်လို့ရတယ်အဲ့တော့ပြောလို့ရင်ကမိမိတို့တမာရီရလာတဲ့အခါဒီပထဝီဓာတ်လုံခဲ့တဲ့ရုပ်တွေကိုစိုက်ပြီးတော့ကြည်ရှုအဲ့ဒီလိုကြည်မှတ်ပါများပြီဆိုရင်ဓာတ်တဘာဝညှတာလို့တွေ့လိမ့်မယ်အဲ့ဒီလိုဓာတ်တဘာဝမျှတာလို့တွေ့ပါများတဲ့ဓာတ်ကမထန်စီးပြန်းထားတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုကြမ်းတမ်းဆဲရီတိုင်းထွာပြီးလာပြောတဲ့အတန်တွေကိုတောင်မှကိုကနောက်ဆုံးတတိလက်လွတ်လို့ဒုက္ခဝေဒနာလေးဖြစ်ပေါ်လာအောင်တော့အဲ့ဒီပေါ်လာတဲ့ဒုက္ခဝေဒနာကိုအကြောင်းအကျိုးသိမ့်ဆည်းလိုက်နိုင်ပြီးတော့ဖြစ်ကျော်မရှိအောင်ကျော်လွှားနိုင်နေဓာတ်တဘာဝလေးပေါ်မှာပဲအာယုံပြေးဝင်ပြီးတော့ကပ်ပြီးတော့နေရင်ဒုက္ခဝေဒနာမဖြစ်ဘူးတခါနောက်တခါကျင်စီအာဟုသောဘိကုံပရိအနိခေယိအာကန္တေယိအမနာပေဟိသမုဒ္ဒါစရံတိတဲ့ငါရှင်တို့တဲ့ဒီလိုတက်ကမ္မတန်စီပြန်ထားတဲ့ပုဂ္ဂိုလ်ပေါ်မှာတချို့ဘလို့မှမမျော်လင့်ထားတဲ့เนาะနှစ်သက်စရာမကောင်းတဲ့ညံ့နိုးစရာမကောင်းတဲ့အတွေ့အကြုံတွေဆိုလည်းပဲကြုံရတတ်ပါသေးတယ်ဗာလေးလေเนาะလက်နဲ့လာရိုက်တာတို့ခဲတွေနဲ့အပြစ်ခံရတာတို့ဒုတ်တွေနဲ့လာရိုက်တာတို့လက်နဲ့တွေနဲ့လာရိုက်တာတို့လာပုတ်ခတ်တာတို့ကျလို့လည်းပဲကြုံရလိမ့်မယ်။ကြုံရကောင်းကြုံရနိုင်တယ်။အဲ့ဒီလိုကြုံလာတဲ့အခါဒီဓကမထံကိုနိုင်နှင်းစွာစည်းကမ်းထားတဲ့ပုဂ္ဂိုလ်ကသိတယ်ဘလို့သိလို့။တထာဘူတော်ခောယံကာယောယထာဘူတသမင်ကာယေဘာနတံဖတ်တာပိကမန္တိလစ်တုတံဖတ်တာပိကမန္တိဒန္တတပတံတံဖတ်တာပိကမန္တိတတ္ထတံဖတ်တာပိကမန္တိတဲ့။ဩဒီခန္ဓာကိုရှိတဲ့အတွက်ကြောင့်ဒီခန္ဓာကိုရှိတဲ့အတွက်ကြောင့်ဒီခန္ဓာကိုဟာလက်တည်ရဲ့ပုတ်ခတ်ခံရဌာနကြီးဖြစ်နေတာ။ခဲတည်ရဲ့ပြစ်ခတ်ခံရပြစ်မှတ်ကြီးဖြစ်နေတာ။ဒုတ်တည်နဲ့ရိုက်နဲ့ခံရတဲ့ပြစ်မှတ်ကြီးတစ်ခုဖြစ်နေတာ။လက်နဲ့တည်နဲ့เนาะညင်ပန်းနှိပ်စက်ခံရเสียတစ်ခုဖြစ်နေတာ။သူကစဉ်းစားတယ်စဉ်းစားတာ။เนาะညာနဲ့စဉ်းစားညာနဲ့ဆင်ញင်တာပေါ့စဉ်းစားတာဆိုရင်ပဇာနာတိတို့သူကပြောတာဆိုတော့ဒီညမှာဝိတက်ကိတိတို့ပြောတာမဟုတ်တော့ညာနဲ့သိတာလို့ပြောမှာပေါ့သူ့ရဲ့ခန္ဓာကိုယ်ကိုသူအာယုံပြုပြီးတော့ဩဒီခန္ဓာကိုယ်ဟာလက်ရဲ့ပုတ်ခတ်ရာနေရာဌာနခဲတွေရဲ့ပြင့်မှတ်ဖြစ်ရာနေရာဌာနဒုတ်တွေလက်နဲ့တွေရဲ့ရိုက်နဲ့ပုတ်ခတ်ရာနေရာဌာနပါလားဒီလိုနေရာဌာနဖြစ်တဲ့အတွက်ကြောင့်ဒီလိုဖြစ်တာကိုကိုကနော်အဲ့ဒီမှာသူကရှေ့ဆက်စဉ်းစားတယ်ငါတို့မြတ်စွာဘုရားကလည်းပဲတရားအလုပ်ကိုလုပ်နေတဲ့ယောဂီပုဂ္ဂိုလ်ဟာမိမိကိုနော်တစုံတယောက်သောခိုးသားဓညကအလွန်အင်မတန်မှထက်လာပါလေဆိုတဲ့နော်ဒီလွှာကြီးနဲ့ခန္ဓာကိုယ်လာပြီးတော့ဟိုဘက်ဒီဘက်လာတိုက်ပြီးတော့ထင်းထုံးဖြတ်တယ်လို့မျိုးလာဖြတ်နေရင်တောင်မှယောဂီပုဂ္ဂိုလ်ဟာစိတ်ဒေါသမဖြစ်ရဘူး တကယ်၍ဒေါသဖြစ်လိုက်တဲ့ဆိုရင်အာထုတ်နေတဲ့တရားကရက်သွားတာရက်သွားပြီဆိုရင်အဲ့ဒီချိန်မှာသီလသမာဓိပညာမရှိတော့ဘူးအကုသိုလ်ကမကျင်ရတဲ့ဒေါသစိတ်ကဝင်လိုက်ပြီဆိုရင်အကုသိုလ်စိတ်ဝင်နေရယူပြီဆိုတာနဲ့ငကိုရှိနေတဲ့ကုသိုလ်ဆိုတာရှိသေးရဲ့လားသီလသမာဓိပညာဆိုကုသိုလ်ရှိသေးရဲ့လားဖရာရဲ့အဆုံးမှာသီလသမာဓိပညာအဲ့တော့ဒီနေရာမှာရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကဒီလိုဓကမဏစီပြန်တဲ့ပုဂ္ဂိုလ်ဟာတစုံတရာသောပုဂ္ဂိုလ်ကကိုယ်ကိုလာရိုက်တယ်လာလက်သီးနဲ့ထိုးတယ်ဓာတ်ထုတ်တည်နဲ့ရိုက်တယ်လက်နဲ့တည်နဲ့လာချင်းချောက်တယ်လာပုတ်ခတ်တယ်ဆိုရယ်ဓကမဏစီပြန်နေတဲ့ယောဂီပုဂ္ဂိုလ်ဟာဘယ်လိုညာနဲ့သိတယ်လဲဆိုရင်ဟောခန္ဓာကိုယ်ရှိတော့လေအပုတ်ခံရတာပေါ့ရိုက်ခံရတာပေါ့လက်နဲ့တည်နဲ့ပြစ်ခံရတာပေါ့ငါဟာငါညရဲ့ကိုကိုရဖះကဒီလိုတရားအထုတ်နေတဲ့ပုဂ္ဂိုလ်တရားလုပ်ကိုဇွဲတင်ပြီးလုပ်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာကိုယ်ကိုလှ ्वा ကြီးနဲ့လာတိုက်ပြီးဖြတ်နေတာတော့မှဒေါသမထွက်နိုင်နဲ့တဲ့ဒေါသထွက်လိုက်ရင်ဒေါသကနေရာယူသွားတော့ငါဖះရဲ့အဆုံးမှသီလတမာတိပညာသင်နှလုံးသားထဲမှာမရှိတော့ဘူးဒါကြောင့်အဲ့ဒီလိုမရှိတော့ရင်ဒါဖះရဲ့အဆုံးမကိုလိုက်နိုင်ရမရောက်ဘူးဒါဆိုရင်ငါဘာလုပ်ရမလဲငါ့ကိုလွှာကြီးနဲ့လာတိုက်ဖြတ်နေရတော့မှအဲ့ဒါကိုအာယုံမပြုတ်မိအောင်ဒေါသမထွက်အောင်ဖះပေးထားတဲ့သီလတမာတိပညာသာသနာကိုပဲကိုယ်နှလုံးသားမှာတည်နေအောင်ငါကြိုးစားရမယ်ဆိုပြီးတော့ဆက်ပြီးတော့ဝိရိယကိုကြိုးစားပါတဲ့နော်အတ္တလေးနဲ့ဝိရိယကိုလျှော့ချမပစ်ပါနဲ့တဲ့ဥပတ္တိတာတတိအတ္တမုဒ္ဒတတိကိုလည်းပဲအဲ့ဒီအမှတ်ဆဲအာယုံပေါ်မှာအစွမ်းကုန်တင်ထားပါတဲ့အဲ့ဒီလိုစွမ်းကုန်တင်ထားတဲ့အတွက်ပတ္တတော်ကာယောအတ္တတော်လွှာကြီးနဲ့ဖြတ်နေတာတော့မှခန္ဓာကိုယ်ကသူ့အတူနာကျင်နာလိမ့်မယ်စိတ်ကမနာဘူးလေအဲဦးဇင်းတို့ဟိုတော့ယောဂီဟိုဆရာဝန်တယောက်ပြောတယ်နေယောဂဆရာဒီသင်တန်းကဆရာဝန်မဟုတ်ဘူးလေဒေါခင်တန်းဝဲဒေါခင်တန်းဝဲသူ့ယောက်ျားဒီမှာရှိတယ်ပြောဟုတ်လားနော်သူကလည်းပဲမကြာနေယောဂနဲ့ဦးဇင်းစီကိုဖုန်းနှက်ဆက်ပြီးတော့မေးခွန်းလေးတွေမေးပါတယ်သူ့ရဲ့ဆရာဝန်ကလည်းပဲသူလှုပ်လှုပ်တဲ့ဗမာဆရာဝန်ကြီးကလည်းပဲဒီဗိဓမာကြီးစိတ်ဝင်စားတာဆိုသူတို့ဆုံးဖြတ်လို့မရတဲ့ဗိဓမာကြီးတခါလေဦးစင်းစီကိုလှမ်းလှမ်းမေးပါတယ်အဲ့တော့သူကဘာပြောလဲဆိုတော့အရှင်ဘုရားလေအရှင်ဘုရားတို့ဘုန်းကြီးတွေတိလိုက်ရှင်တွေကလူတွေနဲ့ဆိုင်ဒေါကတာမခံနိုင်ဘူးတဲ့ဘာလို့တော့ဆိုတော့လေတပည့်တော်ဆေးရုံတွေမှာတိလိုက်ရှင်တွေဒါတက်တဲ့ဦးစင်းတွေဘုန်းကြီးတွေဒါတက်ရဲ့အာတော်တန်တန်ယောဂါကြီးခွဲတဲ့စိတ်တွေဆိုရင်သူတို့ကအမလေးပြားလေးနဲ့တအားပူတတယ်လေလူတွေကတိတ်မငြီးဘူးတဲ့ဘုန်းကြီးတွေတိလိုက်ရှင်တွေကပူငြီးတယ်တဲ့အဲ့သူတို့တရားမှတ်နေတာပဲ32ခုထာတာသိနေတာပဲမှတ်ပါတော့လားလို့တွေးရင်ဘာမှမဖြစ်အောင်လေအဲ့တရားရှင်တွေဘုန်းကြီးတွေပို့ပြီးတော့အကြောက်ကြီးတယ်တဲ့တပည့်တော်လူသားတွေကမှခွဲတယ်ဆိုရင်တိတ်မငြီးဘူးတဲ့သူဆေးရုံတွေမှာသူတို့အတွေ့အကြုံရပေါ့လေဗမာပြည်မှာသူတွေ့ကြုံခဲ့တဲ့အတွေ့အကြုံရသူကအဲ့ဒါအဲ့တော့သူကဘာပြောတော့ဆိုတော့အဲ့ဒီမှာခွဲတဲ့စိတ်တွေဆိုတဲ့အခါမှာခန္ဓာကိုယ်အစိတ်ပိုင်းကတော့သူ့ဟာသူရုပ်ကနားလေဆိုတာမရှိပါဘူးတဲ့ရုပ်ကနားလေဆိုတာမရှိဘူးအဲ့ဒီရုပ်ရဲ့ဒီဓာတ်တဘာဝတွေဖောက်ပြန်တာကိုစိတ်ကတိလိုက်တဲ့အခါစိတ်ကကြားရတာပါပဲ။နော်သူကလည်းပဲဓိဓမ္မတတ်တဲ့ဓမ္မဆိုတော့နော်တခါတလေသူတို့ပြောရင်တခါလေကျတို့ဖုန်းကြီးတွေကတော့ငင်ကမွာပဲဖတ်ဖို့ခေါင်းတော့တယ်တခါလေဦးစင်းစားတယ်။နော်အဲ့တော့သူတို့သိပညာရှုတော့ကနားတယ်ဆိုတာတဲ့စိတ်ကနားတာပဲ။ဒါကြောင့်သူတို့ဆရာတို့ကဒီရုပ်ရဲ့နာကျင်မှုကိုစိတ်ကဟိုနှလုံးမသွင်းမိအောင်အုံနောက်ကိုဟောဖြစ်အောင်တရားမေးသေးတွေပါထိုးတယ်ဆိုတာကအဲ့ဒီစိတ်ကိုခံစားမှုမဖြစ်အောင်ခံစားမှုဖြစ်စေတဲ့ဟာဘာညာပေါ့လို့သူရှင်းပြတာပေါ့ကဲထားပါတော့အဲ့တော့ဦးဇင်းတို့ဒီမှာအံ့ဩစရာကောင်းတာကတာမန်အားဖြင့်စဉ်းစားကြည့်ရင်မယုံနိုင်စရာပေါ့နော်ဦးဇင်းတို့ဘုန်းကြီးတွေပါလည်းပဲစာတေရဲ့သဘောကိုနည်းနည်းနော်နော်မတိနေဘူးအားထုတ်ထားတဲ့ကိုကိုတိုင်ကအတွေ့အကြုံမရှိသေးတဲ့အောင်အားထုတ်ထားတဲ့ယောဂီတွေရဲ့အတွေ့အကြုံမရှိနေဘူးဆိုရင်လက်ခံဖို့တော်တော်ခက်တဲ့နေရာလေးပိဋကတ်တော်မှာတော်တော်များများတွေ့ရတယ်။နော်ဦးဇင်းတို့ဒီဒီခါလေးဘုန်းကြီးချင်းချင်းပဲဆွေးနွေးကြတယ်ဆိုရင်ဒါတွေကမဖြစ်နိုင်ပါဘူး။အဲ့ဒီလိုပြောတဲ့ဘုန်းကြီးတွေလည်းတွေ့ပါတယ်။ဦးဇင်းတို့မဟာတတိပ္ပဌာနာတုံမှာဟိုကြားဆွဲတဲ့ယဟန်နော်ကြားရဟိုပဲဆွဲသွားတယ်။ तू ကတရားထိုင်တယ်တရားမှတ်တယ်။ ကျားကြီးကသူ့ကိုခိုးပဲဆွဲသွားတယ်အဲ့မှာခြေမျက်စိစားတဲ့ချိန်မှာသူသောတာပန်ဖြစ်တယ်အာနည်းနည်းလေးဟွာဖြစ်တဲ့ခါမှာသူကသူ့လို့သူဒီဘက်ကရဟန်းနေရအေးတဲ့ခိုးပဲရောက်သွားတဲ့ခါငါရှင်တဲ့အဲ့တော့ငါတို့လည်းဘာမှမတတ်နိုင်တော့ဘူးအဲ့တော့ငါတို့တတ်နိုင်ကြတော့မင်းကိုတတိပေးရုံပဲတဲ့အဲ့တော့ကိုမှတ်နေကြတရားကိုပဲဆက်မှတ်ပါကျားကြီးတဲ့အာယုံမပြုပါနဲ့ဆိုတော့အဲ့ဒီမှာတတိပေါ်ပြီးတော့သူမှတ်နေကြဦးပဲဆက်မှတ်လိုက်တဲ့ခါကျတော့ကြားကြိုက်နေအောင်သူအာယုံမပြုမိတော့အဲ့ချိန်မှာခြေမျက်စိဆုံးတဲ့ချိန်မှာသောတာပန်ဖြစ်တဲ့စသည်အားဖြင့်နောက်ဆုံးနော်ယဟန္တာဖြစ်သွားတဲ့အထိဖြစ်သွားတယ်။အဲ့ဒီကိုဇာလန်လေးမှာသတိပ္ပဏာတော့မှလာဘုန်းကြီးတစ်ပါးကမဖြစ်နိုင်ဘူး။နော်အဲ့တော့အခုလည်းပဲဒီမှာလွှာကြီးနဲ့တိုက်နေတာ။နော်ဦးဇင်းတို့ဥပဒေါဒန္တကေနကကစီနစောတာဩစရကအင်္ဂမေဂန်နီဩကန္တယံတတ္တရာပိယောမနောပတုတေယနာမိသောဒေနသာသနာကရောကိုယ်လွှာရင်းလာတိုက်နေတာတောင်မှအဲ့ဒီဟာကိုဒေါသမထွက်ပါနဲ့ဒေါသထွက်လိုက်ရင်ဖရာရဲ့အဆုံးမှသာသနာဖြစ်တဲ့သီလတမာတိပညာသင်္ကလုံးသားထဲမှာမတည်ဖြစ်နေတယ်ဒါကြောင့်အဲ့ဒီလွှာတိုက်တာလည်းသူ့ဟာသူတိုက်ရှင်နဲ့တိုက်ပါစေဒါခန္ဓာကိုယ်ရှိတော့တိုက်ဖြေရမလို့တိုက်နေမယ်ငါလည်းငါလုံးငါလုံးသူ့ဟာလည်းသူ့လိုသူ့လိုအဲ့တော့ငါလုံးငါလုံးမယ်ဆိုဆက်မှတ်တာဒါကြောတော့တန်တန်တော့ဒီမခံနိုင်ပါဘူးဒါဓကမထံကိုတော်တော်နိုင်နေရင်တော့ရတဲ့သဘောရှိပါတယ်နော်ရလို့လေတင်္ဂနာ6ကြိမ်မှတ်တမ်းတင်ထားတာပါအဲ့တော့ယုံကြည်မှုတွေဝေဝန်းသွားတယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူးလို့ဒါကြောင့်အဲ့ဒီလိုမျိုးเนาะဖြစ်တတ်တယ်ဒါကြောင့်တခါတလေအဲ့ဒီလိုမျိုးပိဋကတ်တော်ထဲမှာဒါကြောင့်တခါလေးဦးဇင်းတို့ကတချို့ခေါ်လိုက်လို့ပြောလိုက်လို့မဖြစ်နိုင်ဘူးလက်မခံနိုင်ဘူးဆိုရင်ဦးဇင်းတို့ခေါ်တဲ့ပြောတဲ့ပုံစံတွေလည်းမခေါ်ကျင်တော့เนาะဒါပေမဲ့အရှင်အရှင်သာရိပုတ္တရာကိုအနာတပင်တစ်ထည်လျှောက်ပြန်တော့လည်းပဲအဲ့ဒီဟာကခေါင်းနဲ့ပြန်ပြန်ဝင်လာတော့ခေါ်ရပါတယ်သိရပါတယ်အနာတပင်တစ်ထည်ကတန်တဲ့နားရှိတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိပါတယ်တယောက်တည်းမတန်တာနဲ့အရှင်ပြားတို့အကုန်လုံးနဲ့မတန်ဘူးထင်ပြီးမဟောပဲလည်းမနေပါနဲ့တဲ့ဟုတ်လားအဲ့တော့ဦးဇင်းတို့အခုဒီသင်္ဍန်းမှာဦးဇင်းတို့ဒီသင်္ဍန်းမှာရောဖရိမောက်သင်္ဍန်းမှာရောထူးထူးခြားခြားဒီလိုခေါ်လိုက်ရင်တန်တဲ့နားရှိတဲ့ပုံကိုယ်လေးပြန်ပြန်လာပြီးတော့ဆွေးနွေးတာတွေတွေ့ရတယ်လူတိုင်းတော့လည်းတန်ကြမှာတန်မှာသူပါရမီနှုတ်ရင်ကရှိအောင်ပါဦးနော်အဲ့တော့အဲ့ဒီလိုကြောင့်ဦးဇင်းတို့လည်းပဲဆက်တင်ဖြစ်နေနှုတ်ဆိုရင်တော့ဒါကြီးတွေကဦးဇင်းတို့လည်းပဲကိုကိုတိုင်းလည်းပဲတစ်ခါမှမကြုံဘူးသူများလည်းပဲမကြုံဘူးအဲ့ဒီကြောင့်မျိုးတုတ်ပြန်တန်နေရမကြားဘူးဆိုရင်ဦးဇင်းတို့လည်းပဲကြားသေးကြားသေးတင်ကြမှာတင်ဖြစ်တော့မှာနော်ဟုတ်လားကဲထားပါတော့အဲ့တော့ဒီမှာကြည့်နော်အဲ့တော့ဓာတ်ကမ္မတန်စီးချမ်းနေတဲ့ပုံကကိုယ့်ရဲ့ခန္ဓာကိုယ်ကိုတဲ့နော်ဒုတ်တွေနဲ့လာရိုက်လက်သီးတွေနဲ့လာထိုးလက်နဲ့တွေနဲ့လာထိုးပုတ်ခတ်နေတာတောင်မှဓာတ်ကမ္မတန်စီးတဲ့ပုံကတတိကတ်လိုက်နိုင်တယ်ဘလို့ကတ်နိုင်လို့ဆိုတော့ဩခန္ဓာကိုရှိတော့တယ်ဒါဒုတ်တွေပါလေရိုက်ခံရတာပေါ့အဲ့တော့မြတ်စွာဘုရားကလည်းဆုံးမထားတယ်ငါရဲ့ဆရာဘုရားကလည်းပဲလွှာကြီးနဲ့လာဖြတ်နေတာတောင်မှဒေါသမဖြစ်လိုက်နဲ့ဖြစ်လိုက်ရင်ဒေါသနေရာယူသွားပြီဖြစ်တဲ့အတွက်သီလသမာဓိပညာတဲ့နှလုံးသားထဲမှာကွဲနေပြီသာသနာမရှိတော့ဘူးအဲ့တော့တာဝန်ရှိအောင်ဆိုရင်ကိုကဒီမှတ်စရာလောက်ကိုဆက်မှတ်နေမှာသီလသမာဓိပညာဆိုတဲ့မေဇိမပฏิပဒသိက္ခာ၃ရက်အကျင့်မြတ်မဂ်ဂင်၈ပါးကရှိနေမှာအဲ့တော့ငါလုံးငါလုံးပဲဆိုပြီးတော့ဝိရိယကိုတင်းထားမှတ်စရာအာယုံပေါ်မှာတတိကိုဆက်တင်းထားအဲ့ဒါဆိုရင်ပတ္တတော်ကာယောအတ္တလက်တော်ခန္ဓာကိုယ်မှာနာကျင်မှုမဖြစ်ဘူးငြိမ်းချမ်းနေတယ်ခန္ဓာကိုယ်ငြိမ်းချမ်းရင်စိတ်လည်းငြိမ်းချမ်းနေတယ်ပတ္တတော်ကာယောအတ္တလက်တော်နောက်ကလာတယ်ပြီးရင်သမာဓိတန်စိတ်တန်ဧကကံအဲ့ဒီလိုနာကျင်မှုမဖြစ်တဲ့အတွက်ကြောင့်ငြိမ်းချမ်းတဲ့အတွက်ကြောင့်စိတ်ကပူပြီးကြည်လင်တဲ့ကြည်တည်ကြည်တဲ့တည်ကြည်တာပါပဲတဲ့ဒါဒီနဲ့တခါတလေနော်အဲ့တော့ယောဂီပုဂ္ဂိုလ်ကဘယ်လိုဆုံးဖြတ်ရချင်မလဲငါရှင်ယဟန်တို့တဲ့အဲ့ဒီလိုမျိုးဖြစ်အောင်နော်တစုံတယောက်သောပုဂ္ဂိုလ်ကကိုယ်ကိုလက်သီးတွေနဲ့လာထိုးခြင်းထိုးပါစေခဲတွေနဲ့ပြစ်ခြင်းပြစ်နေပါစေဒုတ်တွေနဲ့လာရိုက်ခြင်းရိုက်နေပါစေလက်နဲ့တွေနဲ့เนาะဓာလန်လက်နဲ့တွေနဲ့လာထိုးခြင်းထိုးနေပါစေသူ့လို့သူ့လို့ပဲငါလို့ကသီလသမာဓိပညာဖရာအဆုံးမတာသနာနှလုံးသားတည်အောင်ငါလို့ရမယ်လို့ငါလို့မယ်လို့ဆုံးဖြတ်ချက်ချပြီးလို့ရပါတယ်အဲ့တော့ဒီနေရာမှာလောကဓာတ်ကြော်ဖြတ်ပြီးဟာခုနှစ်ခုတွေ့လာပြီနာအတိနဲ့ပတ်သက်ပြီးတော့လောကဓာတ်ကိုကြော်ဖြတ်ဖို့ဟာတွေ့ခုခန္ဓာကိုယ်မှာတစုံတရာသောပုဂ္ဂိုလ်ကကိုယ်နာကျင်အောင်လို့ရင်ဘယ်လိုကြော်ဖြတ်မလဲ။နော်။အဲ့တော့ဩနော်ငါ तू နှိမ့်ဆက်စီခန္ဓာအားရှိချတာကိုအဲ့တော့ तू ရိုက်မယ်ဗောနှိမ့်မယ်ဗော။ဘာလို့လဲကိုယ်နှိမ့်ဆက်စီခန္ဓာအားရှိနေတာကိုအဲ့တော့ငါ तू လာနှိမ့်ဆက်တာကို ပြန်ဒေါသထွက်လိုက်ရင်ငါနှလုံးသားထဲမှာအကုသိုလ်တွေပဲနေရာယူနေကုသိုလ်ရှိသေးလား
ရှိပါ
အဲ့တော့ကုသိုလ်ဆိုတဲ့ဘုရားဆုံးမကွဲနေပြီအဲ့တော့ငါကုသိုလ်ဆိုတဲ့ဘုရားဆုံးမတည်နေအောင်လုပ်ရမှာငါလုပ်ဒေါသကြီးကိုထွေးပိုက်ထားမှာမဟုတ်ဘူးအဲ့တော့ကိုယ့်တို့ကိုယ်လုပ်ဖြစ်သွားတယ်ဟုတ်ပြီလားလောကတန်အထိုက်တွေကြော်ပြတ်တဲ့နေမှာတခါတလေရေသုံးရတာပေါ့ဗျာနော်အဲ့တော့ဒီလိုသုံးနိုင်ရလားတက်လာပြီတသစီအာဟုသောဘေကုဏောဧဝံဗုဒ္ဓံနုဒ္ဒရတောဧဝံတမ္မံနုဒ္ဒရတောဧဝံတံဃံနုဒ္ဒရတောဥပေခာကုသလနေတိတာနတန္ထာတိအဲ့ဒီလိုရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုလောကတံကိုကြော်ဖြတ်နေတဲ့ပုဂ္ဂိုလ်ဟာတခါတလေဖျားကိုတရိယတရားကိုတရိယတံဃာကိုတရိယအဲ့ဒီချိန်မှာကိုကကြည့်စောစောကဖျားတရိယလားလေလာထိပ်ပြီလာထိပ်တော့ဩဖျားကဒေါသပြန်မထွက်ရဘူးဖျားသွားတရိယပဲဟုတ်လားအဒေါသဖြစ်ရင်ဒါငါရဲ့လုံနေကြတိရသမာဓိကုသိုလ်တွေကကွဲသွားပြီတရားသွားတရိယပဲဟုတ်ပြီလားဒီလိုနီးနဲ့ကြော်ဖြတ်ခဲ့တဲ့ဖျားလက်ထက်ကယဟန္တာပုဂ္ဂိုလ်တွေရှိတဲ့တန်ခါသွားတရိယပြီမှတ်ရင်းနဲ့မှတ်ရင်းနဲ့ယဟန္တာသုံးပါးသွားတရိယလို့ပြောပါတယ်ဟုတ်ပြီလားအဲ့ဒီလိုတရိယတဲ့စိတ်တွေဖြစ်တော်လဲပဲတခါတလေကြတော့ဒီအာယုံပေါ်မှာဥပေက္ခလုံးလုံးမပြုတ်နိုင်တာလည်းပဲမရင်ကျက်သေးရင်ရှိနိုင်ပါလေတဲ့။ဘာလို့လဲကိုယ်လာထိုးနေတာကြီးကိုဓာကြီးကိုအာယုံမပြုတ်နဲ့ဥပေက္ခပြုတ်ထားမယ်ဆိုတာလွယ်တဲ့အလုပ်ဟုတ်ရဲ့လား။မဟုတ်ဘူး။ဒါကြောင့်အဲ့ဒီလိုမျိုးဥပေက္ခပြုတ်ထားတဲ့သဘောတရားဟာနတ်တန်ထာတိလွယ်လွယ်နဲ့တော့မတည်တတ်ဘူးတဲ့။လွယ်လွယ်နဲ့တော့တည်ရဲ့လား။အဲ့ဒီခါကျတော့ဥမာဆိုတော့အဲ့ဒီလိုမျိုးလာပြီးတော့ကြုံတယောက်ကလက်သေးနဲ့လာထိုးရင်သူလည်းဒေါသထွက်မှာပဲဟုတ်ပြီလားအဲ့တော့ဒေါသထွက်တဲ့အခါမှာပြန်ဆင်ញင်ရမှာကဘယ်လိုဆင်ញင်ရမလဲသောတိနာတံဝိဇ္ဇတိတံဝေကံအာပိစတိအလာဘဝတ္တမေနဝတ္တမေလာဘဒုလတံဝတ္တမေနဝတ္တမေသုလတံနဲ့နော်ဦးဇင်းဒီနေရာတွေကိုမြမစကားပြေနဲ့ပြေးတဲ့အောင်ရေးဖို့ကြိုးစားကြည့်တယ်မရေးနိုင်တာနဲ့ကျုပ်ဒီတခါတော့နှုတ်ကိုမထုတ်နိုင်တော့ဘူးနော်အဲ့တော့ဒီတိုင်းနဲ့ရှင်းရမယ်ဟုတ်လားနော်ဒီတိုင်းရှင်းပြတာကမကြမ်းနိုင်ဘူးဟုတ်လားအဲ့တော့စကလုံးလေးတစ်လုံးချင်းအေးအေးဆေးဆေးပဲပြောမယ်ပြီးချိန်ကျမှပြီးပေါ့
အခုဒီညမပြန်းကွာဒီလိုလိုကဒီစိတ်ကမှဒါဟာကွာမနော်သိပါဘူးအခုဦးဇင်းဒီသဘာဝတည်းဖြစ်တာဒီရဖြစ်တယ်ဒီလိုကောင်းဒီလိုကောင်းသဘောပေါက်တယ်ဒါမျိုးဒီလိုပြောတဲ့အခါမှာဦးဇင်းဒီကပြီးလို့ရှိတယ်ဦးဇင်းကခေါ်တဲ့စကလုံးလေးအတိုင်းလေးခေါ်ပြောတဲ့စကလုံးလေးနဲ့ဒီလိုဒီလိုလိုကိုအခုချက်ချင်းရေးပြပါဒီလိုလိုပေါ့ပါအဲ့ဒါကိုဖြစ်နေတာကိုသလုံးချပြရမယ်ဆိုတော့ဒုက္ခရဲ့သဘောပါဦးနဲ့တကယ်တတော့အတိအကျဖြစ်တယ်အတိအကျဖြစ်နေမှာဆိုတော့ဘောပါဘောဒီလိုလိုလည်းအခုကြည့်လိုက်ဒီလိုတောင်ကားကြည့်လိုက်ပါဦးဒီနေ့တော့ဒီလိုကချမ်းတယ်အဲ့တော့ဦးနဲ့ဒီနေ့သင်တဲ့ဟာကိုဒီလိုပြန်ပြတာဒီပြပါဗျာသင်ပြတာဒီလိုဒီနေ့ဘယ်လိုလုပ်ရလဲဆိုတော့ဒီလိုဒီဒီဆီတော့တော့ဒီနေ့တော့ဘောဒီ
ဟုတ်တယ်ဒီတော့ဒီတော့တကယ်ရှိတယ်ဒီကြားကဘုရားကိုဒုက္ခကိုပြေးပါမယ်။အဲ့ဒါကကျွန်တော်ကအချိန်တစ်ခုရှိပါဘူး။ဒီပူဆက်တွေရှိပြီးတော့ဒီတော့သာဝတ္ထုသာဝတ္ထုသာဝတ္ထုတတ္တစီအာဟုသောဘိက္ခုလောဧဝံဗုဒ္ဓံနုဒ္ဒရတောဧဝံဓမ္မံနုဒ္ဒရတောဧဝံသံဃံနုဒ္ဒရတောဥပိ္ပခာကုသလနေတိတာနတန်ထာတိကျလို့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတစုံတရာသောပုဂ္ဂိုလ်ကလာပြီးတော့ရိုက်နဲ့ပုတ်ခတ်ပဲဆိုရင်နဲ့စောစောကပြောသလိုဘုရားရဲ့အဆုံးအမတော်လေဘုရားကဒေါသမထွက်အောင်ဒေါသထွက်ရင်ငါသာသနာကျွယ်သွားလိမ့်မယ်လို့ဘုရားဟောထားတယ်။အဲ့တော့ငါမှတ်ရရှိတဲ့အာယုံဆက်မှတ်မယ်ဆိုတော့ဘုရားဟိုလည်းပဲအာယုံသွားမရဘူးလား။တရားကိုလည်းအာယုံသွားမရဘူးလား။ဟောဒီနည်းနဲ့ကြော်ဖြတ်ခဲ့တဲ့အရိယာဖြစ်ခဲ့တဲ့ကြားခဲ့တဲ့ယဟန်တန်ဃာတော်လေးဆိုတာလည်းရှိတယ်ငါတော့ဒီလောက်လေးပုတ်ခတ်တာဘာဟုတ်အောင်မလို့တန်ဃာဝေါ်သွားသတိမရဘူးလားအဲ့ဒီလိုတတိယပြီးတော့ကြိုးစားအထုတ်တယ်အထုတ်တော်လည်းပဲသီးခံတယ်သီးခံတော်လည်းပဲအဲ့ဒီအာယုံကိုလေးလူရှုနိုင်တဲ့ဥပ္ပခာယုတ်တည်းတမ်းမတည်တတ်ပါဘူးတမ်းမတည်တဲ့အခါမှာအဲ့ဒီယဟန်ကသိတယ်ဘယ်လိုသိတော့ငါနေနော်ဘာလို့ဒီဒေါသကိုဝင်နေရပေးနေရတာလဲဘာလို့ဒီအာယုံကိုဥပ္ပခာမပြုတ်နိုင်ရတာလဲငါနေဖះကဒီနေရာမှာဒေါသမဖြစ်ဖဲအဲ့ဒီအာယုံကိုလေးလူရှုတဲ့ဥပ္ပခာကိုပဲဖြစ်နေစေရမယ်ဥပ္ပခာဖြစ်ဖို့ဆိုတာဒီအရင်ရှင်းလို့မရဘူးဝိပဿနာနဲ့ရှင်တဲ့
ဉာဏ်ပါနေမှအဲ့ဒီအာယုံပေါ်မှာစိုက်နေမှဝိပဿနုပိက္ခာလာဖြစ်မှာဝိပဿနာနဲ့ရှင်တဲ့ဥပိက္ခာမှရတယ်လေဒီတိုင်းဒီအာယုံငါမေ့ထားမယ်ဆိုရင်တာမန်ဥပိက္ခာနဲ့ရမှာမလားမရဘူးမရဘူးသူကဝိပဿနာနဲ့ရှင်တဲ့ဥပိက္ခာဟုတ်ပြီလားဝိပဿနာဆိုတာကုတုအဲ့တော့ဝိပဿနာနဲ့ရှင်တဲ့ကုတုဥပိက္ခာအဲ့တော့အဲ့ဒီကုတုဥပိက္ခာတမ်းမဖြစ်ဘူးဆိုတော့ထိတ်လန့်တန်ဝင်စားရတယ်ငါဖះဆုံးမှာဖះဒီတိုင်းခိုင်းတယ်ဒါဖြစ်လို့ခိုင်းတယ်ငါအခုမဖြစ်သေးဘူးငါဒေါသပဲနေရာယူနေတယ်ဝိပဿနာနဲ့ရှင်တဲ့ဥပ္ပခာမဖြစ်ဘူးအလာဘဝတ္တမေငါနဲ့အရာမတော်သေးဘူးဖះတစ်ဖက်မပိဒသေးဘူးနာဝတ္တမေလာပါငါရဲ့ရခြင်းဟာနော်ကောင်းမြတ်တဲ့ရခြင်းမဟုတ်သေးဘူးဒုံလက်တံဝတ္တမေငါအခုရတာကမကောင်းတဲ့ဖြစ်ရနေတာသူနာဝတ္တမေသူ့လက်တံငါအခုရနေတဲ့ဒီဟာကကောင်းတဲ့ရခြင်းမဟုတ်သေးဘူးအဲ့တော့ဖះရဲ့အဆုံးအမကိုပြန်အာရုံပြုထပ်ကတက်တဲ့အာရုံဖះကဒေါသမဖြစ်ရဘူးဝိပဿနာဥပ္ပခာဖြစ်ရတယ်ဒေါသမဖြစ်ရဘူးဥပ္ပခာဖြစ်ရမယ်အဲ့ဒီမှာယောဂီပုဂ္ဂိုလ်စစ်တိုက်ရပါတယ်အထက်ထက်ခါကဘုရားရဲ့ဆုံးမထားတာကိုပြန်ပြီးတော့အာယုံယူရပါတယ်အာယုံယူဘုရားဒါမကြိုက်ဘူးဒါမကြိုက်ဘူးဘုရားဒေါသဖြစ်ဒေါသရှိနေရင်မင်းမှာသီလသမာဓိပညာမရှိတော့ဘူးသီလသမာဓိပညာမရှိရင်မင်းသာသနာကွဲနေလားအဲ့တော့ဒီနေရာမှာဒေါသကိုမင်းနေရာပေးရင်ဒါသာသနာကွဲနေပြီငါဘုရားအဆုံးမကဒီသီလသမာဓိပညာသာသနာသာဖြစ်တယ်ဒေါသမဟုတ်ဘူးအဲ့တော့ဘုရားဆုံးမကိုလိုက်လို့ကိုကိုကိုအဲ့ဒီလိုမျိုးစင်အဲ့မှာဥပမာလေးရှင်သာရိပုတ္တရာဗာပေးတယ်ဟေးတဲ့ကိုယ်တဏ္ဍာမှာဒီလိုဝိပဿနုပိက္ခာမဖြစ်ပဲဒေါသကကြီးပဲဝင်နေရယူနေတယ်ဆိုရင်တံဝေကဖြစ်အောင်စဉ်းစားဘယ်လိုတံဝေကဖြစ်အောင်စဉ်းစားမလဲယောက်ခမအိမ်လိုက်နေရတဲ့ချွေးမဟာယောက်ခမမျက်နှာမြင်တိုင်းတံဝေကဖြစ်တယ်လို့မျိုးဘယ်လိုစဉ်းစားလဲနော်ယောက်ခမအိမ်လိုက်နေရတဲ့ချွေးမဟာယောက်ခမမျက်နှာမြင်လိုက်တာနဲ့တံဝေကဖြစ်တယ်လို့မျိုးဒီဒေါသဒီအာယုံကိုအကြောင်းပြုပြီးတော့ဒေါသဖြစ်လာတယ်ဆိုရင်လည်းအဲ့ဒီဒေါသကိုယောက်ခမလို့နှလုံးသွင်းနိုင်ရမယ်တဲ့သဘောတရားလားနော်ဒါကြောင့်ဒီနေရာမှာဦးဇင်းတို့ယောဂီပုဂ္ဂိုလ်တွေတချို့ထူးထူးဆန်းဆန်းတော်တော်လေးအံ့ဩစွာတွေ့ရတယ်ဦးဇင်းတို့အမေရိကရောက်မှဦးဇင်းတို့လည်းတော်တော်လေးထူးဆန်းနေတွေ့ကြတယ်အဲ့တော့စာသင်ရတာလည်းအားရှိပါတယ်အဲ့တော့သူတို့ပြောတဲ့ဟာတွေကစာရင်းနဲ့သွားသွားညီတော့ဦးဇင်းတို့တော့မျက်လုံးပြူးပြူးသွားတယ်အဲ့တော့ရှင်ပြရတယ်ရှင်ပြရတို့တင်တဲ့အထဲမှာသူကဦးဇင်းတို့ကဒီတချို့ယောဂီပုဂ္ဂိုလ်တွေအကြံဉာဏ်ပေးတဲ့အခါမှာတရားအထုတ်လို့ရင့်ကျက်နေတဲ့ပုဂ္ဂိုလ်တွေနဲ့အချင်းချင်းအပြန်အလှန်ဆွေးနွေးရကောင်းပါလေလို့ဆိုပြီးတော့ဦးဇင်းတို့ကတိုက်တွန်းတာပေါ့နော်ဦးဇင်းတို့ဆိုတာကိုယ်တွေမရှိဘူးစာထဲမှာပါတာပဲပြောပြနိုင်တယ်အဲ့တော့အကုန်လုံးကြီးမသိနေဘူးအဲ့တော့အထုတ်ဖူတာပုဂ္ဂိုလ်တွေအချင်းချင်းအပြန်အလှန်ဆွေးနွေးကြတာပို့ပြီးတော့ကျိုးရှိပါလိမ့်မယ်ဆိုတချို့ကလက်မခံအရှင်ဖျားတဲ့သူအားထုတ်တာကဒီတနည်းနဲ့သူတရားတွေ့တယ်ဆိုရင်သူအားတန်တဲ့နည်းကိုပဲသူပြောမှာသူနည်းနဲ့တပြည့်ကကိုက်ချင်မှာကိုက်မှာအရှင်ဖျားတို့ကြတော့တပြည့်တို့အခုအရှင်ဖျားတို့တင်လိုက်တယ်တုတ်တွေအများကြီးတို့နားလိုက်ရပြီဆိုတော့အဲ့ဒီချိန်မှာတပြည့်တို့နဲ့တန်တဲ့တုတ်ကပဲတုတ်ခွာကတရားနဲ့မကိုက်ဘူးအဲ့ဒီကိုသိရတော့အရှင်ဖျားတို့ကိုပူအားကိုးပါလေကိုညာလည်းပုံဝင်နေပြောရတာလေငါအားမထုတ်တော့ငါအားလည်းမထုတ်ဘူးငါဒီနေ့မှအခုဆိုရင်တော့တယ်မနေ့ကင်းတနအီတော့ပဲအားထုတ်နိုင်တယ်ညနေတော့မှအားမထုတ်ဖြစ်ဘူးစာကြည့်ရတာရယ်ဦးဇင်းတို့အတက်စကူတက်ရတယ်ကိစ္စဝိစ္စများနေတာနဲ့ကျတို့ဘုန်းကြီးကိစ္စလည်းအများသားပဲနော်ကဲထားကျတို့တခါကြီးတို့ကကျုပ်ကတရားအားထုတ်ဖို့တိုက်တွန်းနေတာကျုပ်ကလည်းမလုပ်ဖြစ်သေးဘူးဒါရိုးသားစွာခံတာအဲ့တော့ယောဂီပုဂ္ဂိုလ်တွေကိုလည်းကျုပ်ကပြောတယ်ငါ့ကိုအထင်ကြီးပြီးအားကိုးမနေနဲ့ငါစာလည်းသိတာပဲပြောနိုင်တယ်အဲ့ဟာကိုပဲသူကမဟုတ်ဘူးဖျားတဲ့အရှင်များတို့ကိုယ်တန်တန်းလေးကိုတပည့်တော်တို့နာကြည့်တဲ့အခါဥပမာဥပမေယပေးတာလေးကတပည့်တော်တို့အတွက်အားထုတ်တဲ့အခါပါညံထဲမှာအလုတ်စမ်းဝင်တဲ့အခါသွားပြီးတော့ထူးထူးဆန်းဆန်းညံတက်စီဖို့အတွက်ထောက်ကူပြုတာတွေ့ရတယ်။အဲ့တော့တပည့်တော်တို့ကအရှင်ဘုရားတို့လိုပိဋကတ်တော်ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကိုအာကူတဲ့အရှင်ဘုရားတို့ကမသိဘူးဆိုရင်စာကိုသွားကြည့်လို့ရတယ်။ဘယ်နှမှာမပါပါလဲဆိုတာသိလို့ရတယ်။နောက်ပြီးတော့အဲ့ဒီတော့မှမတည်ဘူးဆိုရင်တည်တဲ့တန်ခါအဖွဲ့အစည်းရှိတယ်။ရှင်များတို့ဒီဘာနဲ့ဒီဘာမေးလို့ရှင်များတို့ဆွေးနွေးလို့ရတယ်။ဒီအားထုတ်ထားတဲ့ပုံကိုချင်းချင်းချင်းတော့သူတနည်းပဲတည်မှာ။တပြည့်တို့အဲ့ဒီကတပြည့်တို့နဲ့ကြိုက်တဲ့နည်းမျိုးဆိုရင်တော့အကျိုးရှိမှာပါပဲ။မကြိုက်တဲ့နည်းဆိုရင်တပြည့်တို့အတွက်လမ်းပိတ်နေပါလေဆိုပြီးပြောတော့အဲ့တော့ဦးစင်းကသူဟာစာတတ်သလားစာသိသလားလို့တန်ရတာဖြစ်တယ်။အဲ့ဘာမှမသိဘူးဘာမှမသိဘူးခုမှအားထုတ်ခါလာရင်တရားအထုတ်မဲ့ဒီယောဂီပုဂ္ဂိုလ်ကကမ္မထမ်းဆရာရှာတဲ့အခါ ဝိသုဒ္ဓိမက်မှာကမ္မဋ္ဌာန်းဆရာရှာတဲ့အဖွင့်လေးရှိပါတယ်ကမ္မဋ္ဌာန်းဆရာရှာတဲ့အခါအာနာပါနနည်းနဲ့ယဟန္တာဖြစ်ထားတဲ့ပုဂ္ဂိုလ်ကမ္မဋ္ဌာန်းဆရာကိုတွေ့တယ်ဆိုရင်အဲ့ဒီယဟန္တာကသူအာနာပါနနည်းနဲ့လာခဲ့တဲ့အတွက်ကြောင့်အာနာပါနနည်းကိုပဲသူလျှောက်ခဲ့တဲ့နည်းကိုပဲပြမှာပဲတဲ့အဲ့တော့ကမ္မဋ္ဌာန်းဆရာရှာတဲ့ပုဂ္ဂိုလ်ဟာအကောင်းဆုံးကတော့ပိဋကတ်သုံးပုံကျွမ်းကျင်နှံ့ဆက်ထားတဲ့ပုဂ္ဂိုလ်တွေကိုရှာရင်အကောင်းဆုံးပဲတဲ့သူအမှတ်ချက်ပေးတာတော့သူပြောတာနဲ့ဒီဝိသုဒ္ဓိမက်ကပြောတာနဲ့သွားကြိုက်တော့ခါလေးကျဟောစဉ်းစားကြည့်ပါလေဟောဒီယောဂီပုဂ္ဂိုလ်ကြီးဟိုဘက်ဘဝကစာတက်ပြီးတော့အာထုတ်ခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်လို့လည်းပဲဉာဏ်နေထဲမှာဒီလိုထင်နေရတဲ့တူပါတယ်လို့သွားစဉ်းစားမိပါတယ်နော်ဒါကြောင့်တခါလေးရဦးဇင်းတို့တောင်ကြီးတိန်တော်ဆော်ကြီးပြန်တော်မူကန္နာနေမှာနှိပ်ပေးတဲ့ကိုရင်လေးဦးဇင်းလေးကိုတိုက်တော်နေကိုရင်တို့တဲ့မပြင်းကြနဲ့စာကြက်ကြသလားပဲတင်းညိုတွေပါလေနိုင်အောင်ကြက်ဆရာတော်ကြီးကပြီးတယ်မှာဒါအနိုင်နေခုဖုန်းကြီးပြန်တော်မူကနေပြီစာမမေ့ဘူးတဲ့စာငငယ်တုန်းကကြက်ထားတဲ့စာတွေကတည်တဲ့အထိမမေ့ဘူးနောက်ဘဝအထိပါနေတယ်ပေါ့ပြောလိုတာကဒါစာကြက်မပြင်းညာနဲ့အဲ့ဒါပါရမီဆိုတာအဲ့ဒါပြောတာပေါ့နော်အရင်ဘဝကသင်္ခါအာထုတ်ထားခဲ့တဲ့ဓာတ်တွေပါရမီကဒီဘက်ဘဝတွေမှာလည်းပဲပါရမီမျိုးစစ်ဖြစ်တယ်ဆိုတာဒါကြောင့်ဦးဇင်းတို့ကလည်းမိုက်တယ်ဒီခါလေးကိုဘာမှတရားအထုတ်တာသူတို့လိုလဲညံမမြင်ပါဘူးလို့ဘာမှအားမငင်နဲ့ပြလားဒါတွေကပါရမီမဖြစ်နိုင်ဘူးလားဖြစ်နိုင်လားအခုနာထားတာတွေကဘာဖြစ်နိုင်လဲပါရမီဒီတစ်ခါမရရင်နောက်တစ်ခါကျတော့ဒီအသိလေးတွေပြန်မပေါ်ဘူးလားပေါ်လားအဲ့ဒါပါရမီပေါ့တခါကြီးတခါကြီးတို့ကဲဒီသင်္ဍန်းမှာအရင်တော့ကမှတစ်ခါမှမတက်ဘူးနဲ့အခုမှလာနားထောင်ရင်ဒီဟာသိနိုင်မှာအခုဦးဇင်းပြောသလောက်ကျွန်တော်ပြန်သိပါမလားအခုသင်္ဍန်းဆရာတော်များဆိုတာသင်ထားပေးတဲ့အခန်းလေးတွေရှေ့ရအသိလေးတွေရှိထားတော့ဦးဇင်းတို့ကပြောတဲ့အခါတော်တယ်နားမဝင်ဘူးလားအေးအဲ့အဲ့လိုပေါ့အဲ့လိုပေါ့အဲ့လိုမျိုးလေးအသိလေးတွေထုတ်ပြရတာပေါ့နော်အဲ့တော့ခုလည်းပဲဒီမှာနော်ဒီမှာစဉ်းစားခိုင်းတာရှင်သာရိပုတ္တရာကိုလည်းကြည့်ရအေးကွာတဲ့ငါရှင်ယဟန်တို့နော်ယောက်ခမအိမ်လိုက်နေရတဲ့ချွေးမဟာယောက်ခမကိုမြင်ပြီးတော့ထိတ်လန့်တန်ဝေခဖြစ်တယ်လို့ပဲတဲ့ကိုကဒီကိုကိုလာရိုက်နဲ့ပုတ်ခတ်တဲ့ဒီကာယဒွါရမှာလာထိခိုက်တဲ့ကြမ်းတမ်းတဲ့အာယုံကိုဥပိ္ပခာပြုတဲ့နေရာမှာဥပိ္ပခာမဖြစ်ဖဲနဲ့ဒေါသကပဲဝင်နေရာယူမယ်ဆိုရင်အဲ့ဒီဒေါသကိုယောက်ခမကြောက်လီကကြောက်တယ်လို့ကြောက်ဖယ်ထုတ်နော်ဝိပဿနုပိက္ခာကိုပဲမြင်မြင်ရအောင်တင်ပြီးတော့အာထုတ်အာထုတ်ရင်အဲ့ဒီလိုမျိုးအာထုတ်ပါများရင်ဝိပဿနုပိက္ခာဝိပဿနာနဲ့ရှင်တဲ့ဥပိက္ခာပြုနိုင်တဲ့ဟာတန်ထာတိတည်လာပါလိမ့်မယ်တဲ့အဲ့ဒီလိုတည်လာပြီဆိုရင်အဲ့ဒီယောက်ျားပုဂ္ဂိုလ်ဟာတေနအတ္တမနောဟောတိအလွန်ဝမ်းမြောက်ရပါတယ်ဧတဝတာပြီးတော့အာဟုသောဘိက္ခုနောဘုက္ကတံဟောဒီအဲ့ဒီလိုအာထုတ်လို့ရသွားပြီဆိုရင်ယောဂီပုဂ္ဂိုလ်ကျေးဇူးအများကြီးရှိသွားပြီဟုတ်ပြီလားအဲ့တော့ဦးဇင်းတို့တရားဓမ္မတွေကြည့်မယ်ဒီသုတ်တော်ကိုဒီလိုအခြေခံထားရင်ဦးဇင်းတို့ဘဝထဲမှာကြည့်အကုသိုလ်အဖြစ်များဆုံးနာခန္ဓာကိုယ်ဒီနှစ်ခုကနေအကုသိုလ်မဖြစ်အောင်ကျော်သွားတဲ့ဟာအထိုက်တယောက်တော့ဦးဇင်းတို့လက်တွေ့တွေမှာဘဝထဲမှာကျင့်သုံးလို့ရသွားပြီနော်ဟုတ်ပြီလားအဲ့တော့လက်တွေ့ဘဝထဲမှာဘလို့ထိုက်တယောက်ကျင့်သုံးမလဲအရင်ကတရားနဲ့တရားပြောလိုက်တော့ခဏခဏနော်ငါမဟုတ်မခံဘူးကွအဲ့တော့သူပြောရင်ငါစိတ်ဆိုးရမှဆိုတဲ့ဟာမျိုးဆိုတာငါဖျားဆုံးမှလည်းမနည်းဘူးဒေါသထွက်ဒေါသထွက်ပြီးတော့ငါမှကုလို့မရှိတော့ဟာဒါဒေါသထွက်เสียလားဆိုရင်ဆင်ញင်ညာလေးတော့မရတာဘူးလားဒါနာလောကတကိုကြော်ဖြတ်ဖို့ပေါ့ဟုတ်တယ်မလားကဲနောက်ဒီစုံတယောက်ကကို့လာရိုင်းနဲ့ပုတ်ခတ်တယ်ဥမာထိုးမဲ့ခုတ်ခုတ်ကိုယ်ကလည်းပြန်ထိုးပုတ်ခိုက်ရင်နေရာလုံးထောင်နေသွားရုံပဲရှိမှာလေဟုတ်တယ်မလားအတူလာပုတ်ခိုက်ရင်ဟာအဲဒါလေးနေလိုက်တော့အလျှော့ပေးတာမဟုတ်ဘူးတရားနည်းနဲ့ဒေါသမဖြစ်အောင်ပေါ့နော်အဲလောကထဲမှာဆိုရင်တော့ဒါသွားမလို့နဲ့ဒါမြတ်စွာဘုရားရဲ့တရားတော်တွေကလောကမှာလူညံ့ဖြစ်စီတယ်ဆိုတော့ community ဆွဆွဲစလိုမျိုးတော့သွားဖြစ်နေနေမယ်တကယ်တဏ္ဍငယ်နဲ့တဏ္ဍငယ်တိုက်ရခိုက်ရတဲ့နေရာကြောက်လဲတမျိုးပေါ့ဗျဒါကတော့ခုတ်တဏ္ဍမှာယောဂီပုဂ္ဂိုလ်တရားရကြလို့ကြင့်နေတာဟုတ်ပြီလားတဏ္ဍငယ်နဲ့တဏ္ဍငယ်စစ်ခဲတဲ့နေရာမှာဒါမျိုးသွားလို့ရတော့လေစစ်ရှုံးမှာပေါ့ဟုတ်တယ်မလားအနိုင်အရှုံးကိုဆုံးဖြတ်ဖို့တိုက်တဲ့နေရာမှာတော့ဒါကတရားစစ်ပွဲတိုက်နေတာလေကိလေသာစစ်ပွဲတိုက်တဲ့နေရာသူ့နေရာနဲ့သူပဲယူရမှာပဲဟုတ်တယ်မလားကိုကတိုင်းပြည်တစ်ခုကိုနိုင်ငံနဲ့နိုင်အောင်တိုက်ရှင်နေဆိုရင်တော့ဒါသူ့နိလာတိုင်းလို့ပေါ့ဒါကတရားနိုင်ငံတာကိလေသာကိုနိုင်ငံတာကိလေသာနိုင်ငံတဲ့ပုဂ္ဂိုလ်ကတော့ဒီတိုင်းကျင်သူ့နေရာနဲ့သူတွားမှာနော်တသမတ်ထဲအကုန်လုံးကြီးပြောတာမဟုတ်ဘူးတရားမောဒရာလိုဖျားလောင်းတော့တိုင်းပြည်နဲ့တိုင်းပြည်စစ်ခင်းရတော့လည်းနိုင်အောင်တိုက်တာပဲဟုတ်တယ်မလားဖျားလောင်းတော့ပဲသူ့ဟာပဲသူ ဒိုင်းမီနဲ့ဒိုင်းဒီစိတ်ခင်းရမှာလို့စီးပွားရှာမှာလို့တွေ့ရမှာလောက်ရမှာလို့ကြာတော့သူလောကတိုင်းဟုတ်ပေါ့ဒါရှိတာပဲဟုတ်တယ်မလားဒါတရားကိလေသာကိုနိုင်ငင်တယ်တကယ်ငြိမ်းချမ်းမှုရကြတယ်ဆိုရင်တော့ဒီလောကတန်ဒီနည်းပဲနဲ့ပဲကြော်ဖြတ်လို့ရပါတခြားနည်းနဲ့တော့ကြော်ဖြတ်လို့ရပါမလားမရနိုင်ဘူးတဲ့နော်အဲ့တော့အာဘောဓတ်အဲ့တော့အာဘောဓတ်နဲ့လည်းပဲဒီနည်းတိုင်းပဲရှုရမှာပဲတဲ့အဲ့တော့အာဘောဓတ်ဆိုတာရေဓာတ်အဲ့တော့ရေဓာတ်ဆိုတာလည်းပဲအစ္ဆဒခန္ဓာကိုယ်ထဲမှာလည်းရှိတယ်ဗေဒမှာလည်းရှိတယ်အဲ့တော့အစ္ဆဒခန္ဓာကိုယ်ထဲမှာအာဘောဓလွန်ခဲ့တဲ့ရုပ်တွေဆိုတာကတလိတ်နော်သီးကြီးတလိတ်ပြီးသွေးချွေးစီခဲ့မျက်ရည်စီကြီးကြွေးနှက်အစေးကျင်ငယ်ဆိုတဲ့အစိတ်ပိုင်းတွေဟာဘာလွန်ခဲ့တဲ့ရုပ်ဓာတ်တွေလဲအာဘောဓလွန်ခဲ့တဲ့ရုပ်ဓာတ်တွေအဲ့တော့ယောဂီပုဂ္ဂိုလ်ကဉာဏ်ရှိလာပြီးတမာတိကောင်းလာပြီဆိုရင်ဉာဏ်ကစားပြီးတော့လိုက်နှက်လို့ရတယ်တမာတိတော်ကောင်းလို့ဉာဏ်မှတ်နေကြဉာဏ်တော်ရင့်တန်နေတဲ့ပုဂ္ဂိုလ်တွေဦးစင်းမေးကြည့်တယ်သူတို့မှတ်ချင်တာကိုမှတ်လို့ရပါတယ်ပြောတယ်။ခန္ဓာကိုယ်ဘယ်အစိတ်ပိုင်းမှတ်ရမလဲ။ဘယ်နေရာမှတ်ရမလဲ။ဉာဏ်ကစားနိုင်တယ်ဆိုတာဒါကတော့တော်တော်လေ့ကျင့်ထားမှရမယ်သဘောပေါ့နော်။စကားစားလည်းမရနိုင်တော့ပါဘူး။နော်။ကြည့်အဲ့တော့အာဘောဓလုံခဲ့တဲ့ရုပ်တွေကိုလည်းပဲသွားကြည့်လို့ရတယ်။ဥပမာဆိုတော့ယောဂီပုဂ္ဂိုလ်တရားအထုတ်နေတယ်၊ကြွေးမျိုးကျင်နေဆိုရင်အာဘောဓသွားအားပြုလို့ရတာပဲ။ဟုတ်တယ်မလား။နော်အဲ့ဒီလိုမျိုးပေါ့။ကျင်ကြီးကျင်ငယ်ဆွင့်ကျင်နေဆိုတဲ့နေရာမျိုးတွေမှာလည်းဒါအာဘောဓလုံခဲ့တဲ့ရုပ်တွေအဲ့တော့အဲ့ဒါကိုကြည့်ပြီးတော့အဲ့ဒီကြောင်းဒီပြောင်းလဲမှုဖြစ်စဉ်အာဘောဓကိုမြင်အောင်ကြည့်တဲ့အခါမှာဗေဒနဲ့နှိုင်းရှင်ပြီးတော့ဒီအဲ့ဒီအာဘောဓရဲ့ယောစီးဖွဲ့စည်းတဲ့သဘောယောစီးဖွဲ့စည်းတဲ့သဘောအားလည်းပဲဒါလည်းပဲယောစီးဖွဲ့စည်းတဲ့ဓာတ်သဘောတဘာဝတစ်ခုမြတာပဲလို့သိနေရင်ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာအမိညာမှသိဖို့သဘောထက်ယောစီဖွဲ့စည်းတဲ့ဓာတ်သဘာဝတစ်ခုလေးပါပဲလို့သိလိုက်တာနဲ့တပြိုင်နက်အဲ့ဒီဓာတ်သဘာဝရဲ့အဖြစ်တော်လည်းကောင်းအပြည့်တော်လည်းကောင်းမြင်လိုက်နေမြင်ပြီဆိုရင်ဖြစ်ပြက်နေတဲ့ဖြစ်ပြက်နဲ့ရဆက်ဆက်နေတဲ့ဒီအာဘောဓကိုငါလို့ရောသိမ့်ပိုက်ပါဦးမလားငါဥစ္စာလို့ရောသိမ့်ပိုက်ရှာရှိသေးရဲ့လားသူ့ပြီးဖြစ်ပြီးပြက်နေတဲ့သဘောကြီးကိုငါအတ္တလို့ရောသိမ့်ပိုက်ပါဦးမလားဒါဆိုရင်နေတံမမနေတော်မမစဉ်းနာမေတော်အတ္တငါမဟုတ်ပါလည်းကငါဥစ္စာမဟုတ်ပါလည်းကငါဤအတ္တမဟုတ်ပါလည်းကလို့ရှုတာလည်းမကြိုက်ဘူးလားကြိုက်တာဓာတ်သဘောကိုဓာတ်သဘောမျှတာပဲသိနေဖို့ပဲနော်ဒီအာဘောဓရဲ့ယူစည်းဖွဲ့စည်းတဲ့ဓာတ်သဘောလေးကိုဓာတ်သဘောမျှတာပဲလို့သိလိုက်ရင်အဲ့ဒီလိုမှတ်ချင်းကိစ္စပြီးပြီအဲ့ဒီလိုမှတ်ချင်းကိစ္စပြီးတဲ့အခါမှာဒီဓာတ်သဘောရဲ့ကြောင်းလဲချက်မှုဖြစ်စဉ်တွေကိုတွေ့ရတဲ့အခါအိဇာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာနဲ့ဉာဏ်ရှုနိုင်ပြီဆိုရင်အာဘောဓပုံမှာလည်းပဲညီငွေသွားလိမ့်မယ်အာဘောဓပုံမှာဆွဲလန်းနေတဲ့အဆွဲလန်းကိုလည်းဖြေလျော့သွားနိုင်လိမ့်မယ်အဲ့တော့အိဇတ်တမှာရှိတဲ့အာဘောဓရဲ့မမြဲပုံကိုဉာဏ်နဲ့လွယ်လွယ်နဲ့မထင်ဘူးဆိုရင်ဗေဒနဲ့ပြန်နှိုင်းရှင်ပါဗေဒနဲ့ဘယ်လိုပြန်နှိုင်းရှင်မလဲကြည့်ဦးဇင်းတို့ကမ္ဘာလောကကြီးထဲမှာရှိတဲ့အာဘောဓာတ်တွေဟာတစ်ခါတလေဖောက်ပြန်ပျက်စီးပြီးတော့ရွာတွေကိုလည်းဖျက်ဆီးတယ်မြို့ရွာတွေဖျက်ဆီးတယ်မြို့တွေဖျက်ဆီးတယ်ဇနဘုတ်တွေကိုဖျက်ဆီးတယ်ကြည့်ပေါ့ခေါတော်ကနေရီရောက်ကိုနော်လေမွန်တိုင်းနေတိုက်တော့နော်တော်တော်များများရေတွေဝင်နေဦးဇင်းတို့ဗမာပြည်မှာဆိုနာဂေမုံတိုင်းဖြစ်တဲ့အခါရေတွေကတခါလေကမ်းပေါ်မှာရှိတဲ့ရွာတွေမြို့တွေအကုန်လုံးဖျက်ဆီးမသွားဘူးလားအဲ့ဒီလိုဖောက်ပြန်ပျက်စီးတဲ့အာဘောဓာတ်တဘာဝတွေမရှိဘူးလားရှိလားအဲ့ဒီလိုဖောက်ပြန်ပျက်စီးတဲ့အာဘောဓာတ်တွေကိုမြင်အောင်ကြည့်တယ်အဲ့ဒီလိုအာဘောဓာတ်တွေဖောက်ပြန်ပျက်စီးလာပြီဆိုရင်နောက်ဆုံးကဘာပြတ်တော့မဲ့အာဘောဓာတ်မျိုးဖြစ်လာပြီဆိုရင်တခါတလေကျတော့နော်ဒီအာဘောဓာတ်တွေကအဲ့ဒီလိုလွန်ကဲလာတာရှိတယ်တခါတလေကျတော့ဒီတေဇောဓာတ်တို့ဝါယောဓာတ်တို့ရဲ့ဖောက်ပြန်ပျက်စီးမှုတွေကအကောင်းပြီဆိုရင်အာဘောဓာတ်တွေကခန့်ချောက်လာတယ်။ဘယ်လိုခန့်ချောက်လာလဲ။ဒီမှာသမုဒ္ဒရာကြီးကယူဇနာပေါင်းများစွာနဲ့တဲ့မှာသမုဒ္ဒရာကြီးမှာနော်ယောဇနာတတိကာနိပြီးဥဒကာနိဩကိသံနိယူဇနာရာပေါင်းများစွာရေရရော့သွားလိမ့်မယ်။ဒီယောဇနာယူဇနာ200ယူဇနာ300ယူဇနာ400ယူဇနာ500ယူဇနာ600ယူဇနာ800လောက်ရေရရော့သွားပါလေဦးမယ်နော်အဲဒီလောက်ဒုထေကြီးတဲ့သမုဒ္ဒရာထဲမှာရှိတဲ့ရေတွေဟာတဖြည်းဖြည်းခန်းသွားပါလိမ့်မယ်တဲ့ဟောဒီခေါ်တော့အောက်တော်သမယရံမာသမုဒ္ဒေတတ္တတန္တမီနောက်ဆုံးဒီမှာသမုဒ္ဒရာထဲမှာရေဟာထန်း9ပြန်လောက်ပဲရေကတီးပါတော့မယ်ထန်း6ပြန်ထန်းမင်း6ပြန်ထန်းမင်း5ပြန်ထန်းမင်း4ပြန်ထန်းမင်း3ပြန်ထန်းမင်း2ပြန်ထန်းမင်း2ပြန်လောက်ပဲရေရှိတဲ့အခါအာဘောဓာတ်ကြီးပျက်စီးသွားပြီးခန်း6သွားတဲ့အခါရှိအောင်မှာပါတဲ့ဒီလိုခါမျိုးတွေရှိပါတော့နောက်ဆုံးတဖြည်းဖြည်းနဲ့ဒီမဟာသမုဒ္ဒရာထဲမှာရှိတဲ့ရေတွေဟာလူ900လောက်ပဲလူ900လူ600လူ500လူ400လူ300လူ200လူ100လူ100ဆိုလက်ခုတ်တစ်ပေါင်လူလက်ခုတ်တစ်ပေါင်လောက်ထိရေတွေကခန်းသွားအောင်မှာတဲ့တခါအဲ့ဒီထက်ပိုပြီးတော့လူရဲ့ခန္ဓာတစ်ဝက်လောက်ပဲနောက်ကခါလောက် နောက်ကဒူးကောင်းတော့ဖတ်မြက်တော့အဲ့ဒီကဘာပေါ်မှာရှိတဲ့ရည်တွေကအကုန်လုံးခန့်ချောက်ပြည့်စည်သွားအောင်ပါဒီလိုအခါမျိုးဆိုတာကဘာမှာရှိလာအောင်ပါရှိမှာကဘာပြက်တဲ့အခါတွေမှာဟုတ်ပြီလားမိတ်တဲ့ပြက်တဲ့အခါမျိုးတွေဆိုရင်ရည်တွေကအကုန်ခန့်ချောက်သွားတာရည်တဲ့နဲ့ပြက်တဲ့အခါမျိုးဆိုရင်ကဘာလောကကြီးတစ်ခုလုံးရည်တွေကနှွမ်းသွားတာအဆက်ကြောင်လားအကုန်လုံးရည်တွေမိနဲ့ပြက်တဲ့အခါမျိုးဆိုရင်ရည်တွေကဒီလိုမျိုးခန့်ချောက်သွားမှာအဲ့တော့ဒီလောက်ကဘာပေါ်မှာဒုတိယကြီးမားပါလေဆိုတဲ့အာဘောဓာတ်ကြီးတွေတော့မှလုံးဝခန်းချောက်တဲ့အထိမရောက်ဘူးလားရောက်နိုင်လားနော်အဲ့တော့နော်ဟောဒီခေါ်တော့အာဟုသောသမေယံမာသမုတ်ဒီအင်ကုလိပပအင်ကုလိပပတေနမတ်တန်ဒီဥဒကနာဟောဒီနောက်ဆုံးမာသမုတ်တရားထဲမှာလက်တစ်စာလောက်ရေးတော့မှမရှိတော့တဲ့အခါမျိုးဆိုတာရှိပါဦးမှာအဲ့တော့ငါရှင်တို့တဲ့အဲ့ဒီလိုဒုတယ်ကြီးတယ်ပြင်မဗိဒ္ဓအာဘောဓာတ်ကြီးတွေတော့မှမမြဲတဲ့သဘောကုံတဲ့သဘောပြက်တဲ့သဘောဖောက်ပြန်တဲ့သဘောရှိသေးတာဒီခန္ဓာကိုယ်မှာရှိတဲ့မပြောပါလောက်တဲ့အာဘောဓာတ်လေးတွေဟာမပြက်စီးပဲဘယ်မှာရှိမလဲနိုင်ချင်နိုင်တာအနိစ္စလက္ခဏာကိုရအောင်ရှာခိုင်းတာဒီခန္ဓာကိုယ်ညံနဲ့စိုက်ပြီးတော့အနိစ္စလက္ခဏာထင်အောင်ရှုခိုင်းတာဟုတ်ပြီလားတခါတလေအားထည့်ယူပါတယ်နော်တချို့ပုဂ္ဂိုလ်တွေကမှတ်ရင်တန်းထင်တယ်ပြီမဲ့မထင်တဲ့ပုဂ္ဂိုလ်ကျတော့ဗိဓာနဲ့အဲ့ဒီလိုနှိုင်းရှင်ပြီးတော့ယူရတာလေအကူကြီးယူရတာလေဦးဇင်းတို့ယောဂီတွေအတွက်အားတက်စရာပဲအဲ့တော့ကိုကမထင်ဘူးဆိုရင်ထင်တဲ့အာယုံနဲ့နှိုင်းရှင်ယူရတယ်နော်ဒါကြောင့်ဉာဏ်မထင်ထင်အောင်အဲ့ဒီလိုနှိုင်းရှင်ယူလိုက်တဲ့အခါမိမိရဲ့ခန္ဓာကိုယ်မှာရှိတဲ့အရေဓာတ်ကိုစွဲလန်းတဲ့တဏှာမာနဒိဋ္ဌိကိုမလျှော့နိုင်လားလျှော့နိုင်လားလျှော့နိုင်ပါပြီဒါဆိုရင်ဗိဓာမှာရှိတဲ့ဒီလောက်ကြီးကျယ်တဲ့အာဘောဓာတ်ကြီးတွေကြောင့်ခန်းချောက်သွားဦးမှာဆိုရင်ငါရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအာဘောဓာတ်ဘယ်နေရာမှာပဲကြီးတဲ့ကြီးတဲ့ဇရွေးနဲ့အစေးကျင်ငယ်ဆိုတဲ့အာဘောဓာတ်လုံခဲ့တဲ့ရုပ်နေရာတွေဒီအာဘောဓာတ်တွေဟာဘယ်လိုလုပ်ငါလို့သိမ့်ပိုက်ထားစရာကောင်းမလဲငါဥစ္စာလို့သိမ့်ပိုက်ထားစရာကောင်းမလဲငါအတ္တလို့သိမ့်ပိုက်ထားစရာကောင်းမလဲစက္ကမလတ်မိနစ်မလတ်နာရီမလတ်ညံနဲ့စိုက်ကြည့်ဖြစ်ပြီးပြက်နေတာပဲလို့မြင်အောင်ကြည့်ထားအာဘောဓာတ်ကိုမြင်အောင်ကြည့်ထားတဲ့ယောဂီပုဂ္ဂိုလ်ကလည်းပဲသောသောကပထဝီဓာတ်ကိုမြင်အောင်ကြည့်ထားတဲ့ယောဂီဤသူပဲတဲ့နာနဲ့ပတ်သက်တဲ့အတန်နဲ့ပတ်သက်ပြီးတော့အကုသို့ဖြစ်စရာတွေလည်းပဲလွယ်လွယ်နဲ့ကြော်ဖြတ်နိုင်ပါတယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ရိုက်နဲ့ပုတ်ခတ်လာတဲ့အာယုန်တွေကိုလည်းပဲဝိပဿနုပိက္ခာနဲ့လွယ်လွယ်နဲ့ပဲကြော်ဖြတ်နိုင်ပါတယ်ကိုယ်နှလုံးသားထဲမှာဒေါသတွေမထွေးပိုက်နိုင်တဲ့သီလသမာဓိပညာဆိုတဲ့ဖရာအဆုံးအမတွေကဲအောင်ကြိုးစားနိုင်ပါတယ်ဆိုပြီးတော့ဒါကအာဘောဓာတ်နဲ့ရှင်သာရိပုတ္တရာကပထဝီဓာတ်တော်ကနိဒုအကျယ်ဟောထားတယ်ဒီမှာတော့သိတယ်အောင်ပေရတာလေးမြုပ်ထားတယ်အဲ့တော့ကျုပ်လည်းပေးရလားလေးမြုပ်ပြီးတော့ပြောလိုက်ရတော့နော်တကယ်ပေးရလားမမြုပ်ရင်ဒါနဲ့ပြီးသွားမှာနော်နောက်တစ်ခါတေဇောဓာတ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းပဲတေဇောဓာတ်ဆိုတာယောဂီပုဂ္ဂိုလ်တို့သိတွေ့ပါတယ်တဲ့နော်အချိဓာတ်ကြီးလေးပါရှာရတာသိတော့မခက်ဘူးနော်ဒီခန္ဓာကိုယ်ထဲမှာမာတဲ့တောက်တဲ့ဒီအယိုးတွေပါလေးရှိတဲ့နေရာကိုပထဝီဓာတ်လွန်ခဲ့တဲ့လို့စိုက်ပြီးတော့ကြည့်ပြီးတော့မှတ်ဖို့ဗျဗိဓာတ်နဲ့နှိုင်းရှင်ပြီးမှပထမတော့ဝိပဿနာဉာဏ်အဖြစ်ပဲရသေးကုန်မလို့ဆင်ခြင်ဉာဏ်တန်ပါစင်ပဲရမှာပေါ့ဆင်ခြင်ဉာဏ်တန်ပါစင်ကနေမှတဖြည်းဖြည်းချင်းဝိပဿနာကူယူရတာနော်အဲ့ဒီလိုမျိုးပေါ့ဆဆကျင်းတော့ဝိပဿနာဉာဏ်ဘယ်သူမှမဖြစ်ပါဘူးเนาะဒါကြောင့်ဆင်ခြင်ဉာဏ်ကိုယ်ကဗိဓာနဲ့အစ္ဆဒနဲ့နှိုင်းရှင်နေဆိုတာဘာဉာဏ်လဲဆင်ခြင်တဲ့ဉာဏ်အမှန်ကိုဆင်ခြင်နိုင်တဲ့ဉာဏ်မို့လို့တန်ပစင်လို့ခေါ်တယ်ဘာလို့ခေါ်လဲတန်ပစင်အဲ့ဒါလေးကိုဆင်ခြင်ဖို့တတိယကပ်ပြီးအဲ့တော့တတိနဲ့တန်ပစင်ပြည့်စုံအောင်ပဲဘာနဲ့ဘာပြည့်စုံအောင်လဲတတိနဲ့တန်ပစင်ပြည့်စုံဖို့ပဲဒါဆိုရင်ဦးဇင်းတို့ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးနေရာမလိုဘူးအခါမလိုဘူးအဲ့ဒါကလည်းပဲဦးဇင်းတို့ဆွေးနွေးတဲ့ယောဂီပုဂ္ဂိုလ်တွေနဲ့ဆွေးနွေးလိုက်တဲ့အခါမှန်တယ်ဘလို့တက်တည်ပြနိုင်လဲဆိုတော့ဦးဇင်းလည်းပဲကြားတော့အားရှိလာတယ်သူတို့ယောဂီပုဂ္ဂိုလ်တွေတွေ့တဲ့ဟာသူတို့လာဆွေးနွေးတဲ့အခါကျတော့ဘလို့ပြနိုင်လဲဆိုတော့သူတို့အလုတ်သွားတဲ့အခါသူတို့ပေါ်တဲ့ဓာတ်တော်လေးတွေခဏလေးစိုက်ကြည့်တမ်းတွေ့တယ်တွေ့တဲ့အခါမှာကြည့်နေလိုက်တယ်ဆိုရင်အဲ့ဓာတ်တော်လေးကြည့်လိုက်အလုတ်လေးလှုပ်လိုက်ဓာတ်တော်လေးကြည့်တယ်အလုတ်လည်းပြီးတယ်ဓာတ်တော်ကြည့်တာလည်းစိတ်လည်းမလွတ်တော့ဘူးလေအံ့ဩစရာကောင်းတယ်နော်တချို့အံ့ဩစရာဒါသူတို့လှုပ်ပြောတာတော့မဖြစ်နိုင်ဘူးဆိုတာဦးဇင်းတို့အကဲခတ်လို့ရတာသူ့ရဲ့တည်ကြည်တဲ့တည်ကြည်မှုညင်သက်မှုအရင်ကရောက်ရခတ်နေတဲ့ပုံကိုယ်တွေကတရားနဲ့တွေ့လိုက်တဲ့အခါကျွန်တော်လေးတည်ကြည်ညင်သက်သွားတာတွေတွေ့ရပါတယ်အဲ့တော့အရင်ကဥပမာဆိုတော့ဗတ်စကားစီးပဲမူးတတ်တယ်တူဝေတတ်တယ်ကိုမောင်းရင်တော့မမူးဘူးလေအဲ့ဗတ်စကားနဲ့အလုပ်သွားရတဲ့အခါတခါလေးကျတော့အဲ့ဒီလိုမျိုးမူးတယ်ဝေးတယ်အဲ့ဒီလိုဖြစ်တယ်ဒီဓာတ်သဘောကိုရှုလိုက်တဲ့အချိန်ကစပြီးတော့ဗတ်စကားပေါ်ရောက်တဲ့အချိန်မှာသူအဲ့ဓာတ်သဘောလေးကိုပဲကြည့်ပြီးသွားလိုက်တဲ့အခါကျတော့ ရောက်လို့ရောက်သွားမှလည်းရောက်တဲ့နေရာမှာလည်းပဲသူရောက်ပြီဆိုတာကိုလည်းသိတယ်။မျက်စိဖွင့်မကြည့်ပဲသိတယ်။ဓာတ်သဘောကိုပဲအာယုံဆိုင်ညာရှိတဲ့အတွက်မူတဲ့စိတ်ဝေတဲ့စိတ်တွေမဖြစ်ဘူး။စိတ်တွေတန်းဆန်းနေတယ်။အဲဆိုတာကနေရာမီ၍အခါမီ၍ဓာတ်သဘောဝါးတွေပေါ်နေအောင်ရှုမှတ်ရင်ရှုမှတ်လို့လည်းရတယ်ဆိုတာကိုပြောပြပါတော့။အဲတော့ယောဂီပုဂ္ဂိုလ်တွေမှာတကယ်ထင်တယ်။အဲတော့တေဇောဓာတ်ဆိုတာလည်းခန္ဓာကိုယ်မှာဘယ်လိုနေရာမျိုးမှာတေဇောဓာတ်ရှိမလဲ။ပူရာအေးဓာတ်တေဇောဓာတ်အဲ့ဒီပူရာအေးဓာတေဇောဓာတ်ကဦးဇင်းတို့ခန္ဓာကိုယ်မှာထင်ရှားတဲ့တေဇောဓာတ်တွေကိုပြမယ်ဆိုရင်တန်တပ္ပနတေဇောနော်ယေနသတန်တပ္ပတိနော်ဒီခန္ဓာကိုယ်မှာဖြားတဲ့နေတဲ့အခါမှာဖြစ်တဲ့အပူဓာတ်တန်တပ္ပနတေဇောယေနသစီရိယတိခန္ဓာကိုယ်မှာဦးဇင်းတို့အနှွေးဓာတ်တွေဒီအိုအောင်မင်းအောင်ဆန်းတဲ့ရှူအောင်သွားကျိုးအောင်ဒီခန္ဓာကိုယ်တစ်ခုလုံးမှာလှည့်ပတ်နေတယ်နော်စီရဏတေဇောနောက်တစ်ခါယေနသပရိဒေရှတိတစ်ခါတလေကင်းလေးတွေပါလေးတွေကြိုက်လိုက်တော့ဒါအပူရှိန်သွားတယ်ဟုတ်ပြီလားအစိတ်ရှိတဲ့အကောင်လေးတွေပါလေကြိုက်လိုက်လို့ဒါပူရှိန်သွားတယ်ပူထူသွားတယ်ဆိုရင်အဲ့ဒါပရိဒေရှပရိဒေရှနဒေဇောနော်နောက်တစ်ခါအတိတပိတခာယိတတာယိတတမပရိညာမကိစ္စတိနေ့စဉ်စားတော့တဲ့အစားအသောက်တွေကိုကြေကျက်နေအောင်ချက်တဲ့အစာရည်နားမှာဖြစ်ပေါ်နေတဲ့ပါစကဒေဇောဟုတ်ပြီလားအဲ့ဒီလိုမျိုးဒေဇောဓာတ်ရှိတဲ့နေရာတွေရှိတယ်နော်အဲ့ဒီလိုဒေဇောဓာတ်ဆိုတာအနှွေးဓာတ်တယ်အဲ့ဒီအနှွေးဓာတ်ကိုဦးဇင်းတို့တိဇောဓာတ်တဘာဝလို့ခေါ်တယ်ဒါပူတဲ့ဓာတ်တဘာဝတစ်ခုပဲလို့အဲ့တော့ဦးဇင်းတို့အခုကြုံရတဲ့ယောဂီပုဂ္ဂိုလ်ကျတော့ဒီတိဇောဓာတ်ကိုတွေ့တဲ့ယောဂီကိုအခုတော့လည်းတွေ့ရပါတယ်သူကတွေ့တာ3-4ရက်လောက်ပဲရှိသေးတယ်အရင်ကတော့ဖာပြီးဖာလာနေတာအရင်ကတော့ပရိမောက်ကျောင်းမှာ2009ခုနှစ်တုန်းကတရားဝင်ဘူးတရားဝင်တဲ့အခါကျတော့တရားမှတ်တဲ့အခါအဲ့တုန်းကတော့မှတ်ခါစားဆိုတော့ဘယ်လိုမှတမာတိမရလို့မှတ်ဘူးတဲ့ထိုင်လိုက်တယ်ဆိုရင်လည်းတမာရီမရဘူးငင်းငင်းကိုထိုင်နေခြင်းထထသွားတယ်ပြောတယ်အနောက်ပိုင်းကျောင်းလည်းသိတရားမထိုင်ဖြစ်ဘူးတရားထိုင်ခေါင်းကိုက်တယ်ဆိုပြီးတော့တရားပစ်ထတာကြားတယ်အခုရက်ပိုင်းကျတော့သူကဗာနဲ့သွားပြီးတော့သွားအွာတွေ့လေဆိုတဲ့ခါကျတော့အဲဒီဦးဇင်းတို့ပဋ္ဌာန်းသဘောကိုသွားတင်ပေးလိုက်တဲ့အခါသူကပဋ္ဌာန်းနဲ့ဓာတ်ကိုက်တဲ့သဘောရှိတဲ့ခါကျတော့ပဋ္ဌာန်းသဘောတဘာဝတွေတင်တဲ့အခါသူကစိတ်သိငွင်းချင်းထလာလို့ငြိမ်းသွားတာလို့ပဋ္ဌာန်းကိုနားလိုက်ရတဲ့အခါမှာငြင်းချမ်းမှုရသွားတာလို့သူတွေ့တယ်ပြောတယ်။အဲ့တော့အဲ့ဒီပဋ္ဌာန်းသဘောဆတွေ့ပဋ္ဌာန်းသဘောတွေကိုဒီပိစယနိဒေသဒီဗာလိညာလေးကိုဦးဇင်းတို့အကြောင်းကျိုးဆက်ပြီးတော့သင်ပေးလိုက်တဲ့အခါသိသွားတဲ့အခါနောက်ပိုင်းကျတော့အဲ့ဒီဒီတေဇောဓာတ်ကိုစပြအလိုလိုနင်းသွားတွေ့တော့သူအာနာပါနမှတ်လိုက်တဲ့နဲ့နှလုံးအိမ်ထဲမှာတေဇောဓာတ်ကိုသွားတွေ့ဒီနှလုံးညင်ညွတ်နေရမှာ။အဲ့ဒီတေဇောဓာတ်ကိုသွားတွေ့တဲ့အချိန်မှာပူရှင်းရှင်းလေးလို့ပြောပါတယ်အပူကြီးတောင်နေရာလည်းမဟုတ်ဘူးသူကျွန်တော်စိတ်ပူသလိုမျိုးပူနေရတဲ့ရင်ထဲမှာအကျိတ်ခက်ပူပူရှင်းရှင်းလေးတော့တွေ့တယ်အဲ့ဒီပူရှင်းရှင်းတေသောဓာတ်လေးကိုအာနာပါနမှတ်လိုက်ပြီဆိုတော့အဲ့ဒီတေသောဓာတ်ကိုသူကတော့တွေ့တယ်အဲ့ဒီတေသောဓာတ်စသွားတွေ့တဲ့အချိန်ကစပြီးတော့သူကတရားအဲ့ဒီကြောင့်ဦးဇင်းတော်လည်းတိုက်တွန်းတော့အရင်ကတော့15မိနစ်လောက်ပဲထိုင်တာနေအခု10နာရီလောက်ထိုင်တယ်ကသူဘာမှမဖြစ်ဘူးအရင်က15မိနစ်ဆိုတာတော်တော်လေးတော့နေအောင်ထိုင်ရတယ်အခုကျတော့အဲ့ဒီဓာတ်တဘာဝကိုမြင်ပြီးစိုက်တယ်တမာတိလည်းပဲရလာတယ်ဒီတေရောဓာတ်ကိုလည်းပဲသူကပါရမီရှိတဲ့ရှိလို့နေမှာပေါ့အဲ့တော့ဦးဇင်းတို့ကလည်းပဲတိုက်တွန်းပါတယ်ပါရမီဆိုတာလည်းပဲအကြောင်းပေါင်းဆိုညီညွတ်လို့ဖြစ်တာဒါကြောင့်ဒီလိုအကျိုးပေးတော့မှာအကျိုးပေါ်တော့မှာထင်လွယ်မြင်လွယ်တော့မှာဒီဓာတ်တဘာဝကိုဦးဇင်းတို့စာပေပါပါရှိတယ်ဆိုရင်တမာတိနဲ့ဝိပဿနာဉာဏ်ကိုမိခင်ဟာမိမိရဲ့ယင်ထဲမှာတည်လာတဲ့တရေသားကိုမပြည့်စည်အောင်စောင့်ရှောက်ရသလိုပဲတဲ့ယောဂီပုဂ္ဂိုလ်ဆိုတဲ့မိခင်ဟာမိမိရလာတဲ့တမာတိနိမိတ်နဲ့ဝိပဿနာဉာဏ်စလာပြီဆိုရင်အဲ့ဒီတရေသားလေးမပြည့်စည်အောင်စောင့်ရှောက်ရတယ်လို့စာထဲမှာဥပမာပေးထားတယ်။အဲ့တော့အဲ့ဒီဦးဇင်းတို့ကအဲ့ဒီဥပမာလေးကိုပြောပြပြီးတော့အခုရထားတဲ့တရေသားလေးပျောက်မသွားပါစေနဲ့။ပျောက်မသွားအောင်ဝိရိယနဲ့တွန်းမရမှာဝိရိယနဲ့မတွန်းရင်တော့သူကလည်းပဲဝန်ခံတယ်။ဒီအခုတပည့်တော်ရတဲ့အတွေ့ဟာချက်ချင်းတည်းငယ်ပျောက်သွားနိုင်တယ်ဆိုတာတပည့်တော်သိနေတယ်အဲ့တော့အဲ့လိုလေအဲ့တော့ဒီဟာအချိန်မီးပျောက်သွားနေတယ်ဒါကြောင့်လည်းမှတ်ပါဆိုတော့မှတ်တဲ့အခါကျတော့သူကျွန်တော်လေးမှတ်လို့ရတယ်ဆိုတဲ့အကြောင်းအဲ့တော့သူစာမတက်ပြင်နဲ့သူပြောတဲ့ဟာတွေကဒီဦးဇင်းတို့အခုတင်တဲ့သုတ်တွေနဲ့တွားကြိုက်တဲ့အခါကျတော့ဦးဇင်းတို့တကားတို့တကမားတို့အားတက်စရာပေါ့နော်တရားအလုတ်ဟာတကယ်လောက်ကြမှာဆိုရင်တွေ့နိုင်တဲ့သဘောတရားလက်တွေ့ဆန်တဲ့သဘောတရားတွေစိတ်ကူးရင်သဘောတရားတွေမဟုတ်ဘူးဆိုတာကိုဦးဇင်းတို့တက်တင်ပြလို့ရတယ်ပေါ့နော်ဒါကြောင့်အဲ့တော့သူကအဲ့ဒီတေဇောဓာတ်ကိုနော်အဲ့ဦးဇင်းတို့တခြားယောဂီတယောက်နဲ့ညှိခိုင်းလိုက်တဲ့အခါကျတော့တခြားယောဂီတယောက်ကလည်းပဲ နေရာမျိုးစုံမှတ်ကြည့်ပါလားလို့သူပြောတော့သူကအဲ့ဒီကျေသောတက်ကိုနေရာမျိုးစုံသူစမ်းပြီးတော့တခါလေးချက်ချင်းနဲ့မှတ်ကြည့်လိုက်တယ်6ရောက်မှတော့မှတ်လို့ရတယ်လက်ပေါ်မှာမှတ်လို့ရတယ်6ရောက်မှအဲ့ဒီကျေသောတက်တွေကငွေနဲ့တဖြည်းဖြည်းကျက်ပြတ်လာတာသူတွေ့ရတယ်လက်ပေါ်မှာလည်းပဲသူစိုက်ကြည့်လိုက်တဲ့အခါလက်ပေါ်မှာကျေသောတက်ငွေနဲ့ကျက်ပြတ်လာတွေ့ရတယ်ဒါပေမဲ့အဲ့ဒီလိုမှတ်ပါများသူမောလာတယ်မခံနိုင်ဘူးအဲ့တော့သူညာကသူ့ကိုသူ့အတွေ့အကြုံကဘာဟုညွန်နေသလဲဆိုရင်သူဒီတနေရာမှာပဲမှတ်ရမယ်လို့သူနားလည်လိုက်တယ်ဒါကြောင့်သူကိုဒီဒီမှတ်တာဟာသူ့အတွက်မကြိုက်နေဒါကြောင့်ဒီတနေရာမှာပဲသူစိုက်မှတ်ရမယ်ဆိုတော့ဒါကြောင့်ညာရဲ့အလုပ်ကညာကပဲဥဆောင်သွားပါလိမ့်မယ်ဆိုတဲ့ဟောတာမှန်တယ်ခင်ဗျာအဲ့တော့ဦးဇင်းတို့ဒီဝိပဿနာကျင့်စဉ်ခန်းနေမှာတမာတိရအောင်လားယောဂီပုဂ္ဂိုလ်ကထူထောင်တမာတိနဲ့ဒီစိတ်ကအာယုန်နဲ့မှတ်စိတ်နဲ့တထက်ထဲကြားလို့တမာတိဖြစ်ပြီဘယ်မှမလွတ်တော့ဘူးဆိုရင်ဉာဏ်ရဲ့အလောက်ကစာသင်နေကြမလို့တော့ဓာတ်သဘောတွေကအမှန်တိုင်းမြင်လာပြီးတော့အဲ့ဒီဓာတ်သဘောအတိုင်းသူ့ရဲ့မုတ်ဆိုးဆိုင်တင်သွားလို့ပေါ့ဘလို့မှတ်ရမယ်ဆိုတာတွဲခေါ်သွားတဲ့သဘောဒီယောဂီပုဂ္ဂိုလ်လျှောက်တော့တယ်အဲ့တိုင်းပဲလျှောက်တော့ဦးဇင်းတော်အံ့ဩရပါတယ်သိပြီးတော့သူတို့လည်းပဲတရားနာဘူးသေးတာမဟုတ်ဘူးအဲ့တော့အဲ့ဒီလိုမျိုးဓာတ်တဘာဝတွေညံပိုင်းဆိုင်ရာတွေရောက်တဲ့အခါဘယ်လိုမှတ်ရမလဲဆိုတာတွေကပေါ်သွားပါလေတဲ့အဲ့တော့ဦးဇင်းတို့ကတေသောဓာတ်ကိုကြီးဒီမှာရင်ညွှတ်မှာပေါ်နေတဲ့တေသောဓာတ်ငွေငွေလေးကိုသေးသေးလေးကနေကြီးသွားတာသူကအဖြစ်ကိုမြင်တာများတယ်အပြက်ကိုမမြင်ပဲဖြစ်နေအဲ့တော့အဖြစ်မြင်အဖြစ်ကိုပဲများများအဓိကထားပြီးမှတ်ပါအဖြစ်ကိုမှတ်ရင်မှတ်ရင်နောက်ပိုင်းကျတော့အပြက်ပဲတွေ့အပြက်လည်းပဲတွေ့သွားပါလိမ့်မယ်ဖြစ်တာနဲ့ပြက်တာနဲ့ကြောင်းကျိုးဆက်လိုက်နိုင်ပြီဆိုလို့ရှိရင်ဝိပဿနာဉာဏ်အစ်ဖြစ်ပြီဒီတေသောဓာတ်ပေါ်မှာဝိပဿနာဉာဏ်အစ်ဖြစ်ပြီအဲ့ဒီဉာဏ်ကြောင့်တိုင်းဦးဇင်းတို့တော့အဲ့တော့ဦးဇင်းတို့ကတခါတလေကျတော့ယောဂီပုဂ္ဂိုလ်တွေကိုလမ်းကြောင်းတွေ့ဖြီသွားမှာဆိုလို့ဒီလိုမျိုးမှတ်နေကြောက်စိတ်တွေပေါ်သလားငိုကျင်တဲ့စိတ်တွေပေါ်သလားရည်ကျင်တဲ့စိတ်တွေပေါ်သလားမေးရပါလေနော်ကမ္မထမ်းဆရာတို့ညီပြီးကိုယ်ယောဂီပုဂ္ဂိုလ်ဘလို့ဖြစ်မယ်ဆိုတာကိုယ်မနိုင်လို့ရှိရင်သွားပေးလို့မဖြစ်ဘူးလေအဲ့တော့သူ့ရဲ့ပင်ကိုစိတ်နေစိတ်ထားပြက်ပြားသွားပါမှမျိုးဖြစ်တယ်။အဲ့တော့အရှင်မင်းအဲ့ဒါဘာဆိုလိုတာပါလဲတဲ့။ဒီလိုမျိုးမှတ်ရင်မှတ်ရင်လည်းငိုကျင်တဲ့စိတ်တွေဖြစ်လာတတ်တယ်တချို့ကျတော့တချို့ကျတော့ဝမ်းနေတဲ့စိတ်တွေ၊အော်ကျင်ဟစ်ကျင်တဲ့စိတ်တွေတချို့ကျတော့လည်းပဲရည်ကျင်တဲ့စိတ်တွေအဲ့ဒီလိုမျိုးတွေဖြစ်လာတတ်တယ်။အဲ့ဒီလိုမျိုးဖြစ်မှာဆိုလို့မဖြစ်ဘူးတဲ့။အေးမဖြစ်ရင်တော့ဆက်မှာဖြစ်ပြီဆိုရင်ဦးဇင်းတို့ကတခုခုသူ့ဘာချွေရင်းနေတယ်ပြန်ပြီးတော့စာနဲ့ပြန်ကြည့်ရကြည့်ပြရမှာပေါ့နော်။အဲ့ဒီကြောင့်မဖြစ်ဘူးဆိုဒီတိုင်းပဲဆက်မှာသူအေးချမ်းတာပဲဒါပေမဲ့အဲ့ဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်ကြီးဉာဏ်တက်လာပြီဆိုရင်မမြင်ရတဲ့အနှောက်အယှက်တွေပဲလေပဲပုဂ္ဂိုလ်တိုင်းမဟုတ်ပေမဲ့တချို့ပုဂ္ဂိုလ်ကြီးကကြုံတတ်တယ်တချို့ပုဂ္ဂိုလ်ကြီးကဘလို့ကြုံတတ်တယ်ဆိုမနာလိုတဲ့ပုဂ္ဂိုလ်တွေကသူလွတ်တော်မှာကြောက်တယ်လွတ်မြောက်တော်မှာကြောက်တယ်ဦးဇင်းတို့လူထဲမှာချင်းချင်းတော်မှာတယောက်တစ်ထည့်ဖြစ်တော်မှာကျန်တဲ့လူကမကြိုက်တယ်သူဆောင်ဝဲအောင်တော်မှာကိုယ်ကမကြိုက်တယ်တောင်းရင်မရှိဘူးလားကြည့်ကို level တူတဲ့ပုံကကို့တဲ့ပါတော့မှာတာမှာဆိုတဲ့ခါနောက်ရက်ပေးတတ်တယ်လို့ပဲမမြင်ရတဲ့လောကမြင်ရတဲ့လောကထဲမှာကိုတရားထုတက်သွားမှာကိုကျန်တဲ့ပုံကတွေကလည်းပဲသိရင်နောက်ရက်ပေးတတ်တယ်အဲ့ဒီလိုမပေးအောင်ဆိုရင်ကိုကတရားပရိကံဆိုတာလောရတယ်အဲ့တော့ဘဝတန်မြတ်ဆက်ဆက်ကဒီယခုဘဝတိုင်အောင်နော်ယန္နာ3ပါးနဲ့ခေမွန်ကြီး10ပါးတို့ပုံမှာပြင်မာတာများရှိရင်ဝင်ချကြတော့တောင်းမယ်ပြီးရင်မိမိရဲ့အတ္တနဲ့ခန္ဓာကိုယ်တရားအထုတ်နေစဉ်အတွင်းမှာမြတ်စွာဘုရားကိုလှူထားပြီးရင်ကိုယ်ဆောင်နဲ့အိမ်ဆောင်နဲ့မိမိအတူနေမိသားစုမိမိတာဝန်ကြီးမှာရှိတာတွေကိုမေတ္တာပို့ဒီသုံးခုစီးချပြီးမှအချိန်ပေးပြီးတရားလုပ်တဲ့အခါအဲ့ဒီလိုလုပ်ပါလို့တော့တိုက်တော့ရတာပေါ့နော်အဲ့တော့ဒီမှာပြောလို့ရတာကတေဇောဓာတ်တဘော तू ကအဲ့မှာတေဇောဓာတ်ကိုဘယ်လိုရှုလဲပူရာဟာပူရာပဲပူတဲ့တဘောနှွေးတဲ့တဘောတဘောတဘာဝလေးပဲ तू တွေ့နေတယ်ပူတဲ့သဘောလေးပဲတွေ့နေတယ်။ဝင်းဝင်းဝင်းဝင်းဝင်းပူတဲ့သဘောလေးရဲ့အဲ့ဒီဝင်းဝင်းနဲ့တခါတလေရက်ပြတ်သွားတယ်။တခါတလေကျုံသွားတယ်။အဲ့အဲ့အောင်ကြည့်နေကျန်တာကြည့်နေတယ်လို့အဲ့တော့ကျန်ဒီရင်ကြည့်ရင်ကြည့်ရင်နဲ့ဖြစ်တာပြက်တာတွေတွေ့သွားလိမ့်မယ်လို့ဦးဇင်းတို့အဲ့ဒီကိုညွှန်ပြပါတယ်။အဲ့တော့အဲ့ဒီလိုကြည့်သွားရင် तू ကဘာပြောလဲဆိုတော့အဲ့ဒီလိုတည်သွားရင်နဲ့လွတ်မြောက်မှုရတာကို तू ခံစားလိုက်ရတယ်။အဲ့ဒီအာယုံပေါ်မှာမှတ်နေရရင် तू ကလွတ်လပ်နေပေါ်ပါနေတယ်အဲ့ဒီသဘောလေးတွေ့ရပါတယ်ဆိုတော့အခုဒီနေရာမှာကြည့်တေသောဓာတ်အဲ့ဒီတေသောဓာတ်ကိုအဲ့ဒီလိုမျိုးဟိုတိုင်းမှာလာမြင်ရင်တေသောဓာတ်ပုံမှာညီငွေတယ်တေသောဓာတ်ပုံမှာတတ်မှတ်ချင်းကင်းတဲ့စိတ်တွေဖြစ်ပြီးတော့လွန်မြောက်မှုဖြစ်တယ် ဒီသဘောတွေ့ရတယ်ဒါကြောင့်အဲ့ဒီလိုမျိုးအဲ့တော့ဒီတိဇောတတ်ရဲ့သဘောမမြဲတဲ့သဘောကိုအရှင်သာရိပုတ္တရာကလွယ်လွယ်နဲ့ဒီလိုယောဂီပုဂ္ဂိုလ်မျိုးလွယ်လွယ်နဲ့မတည်ဘေးဒါနဲ့ပြန်နှိုင်းရှင်ဘေးဒါနဲ့နှိုင်းရှင်တယ်ကဘယ်လိုနှိုင်းရှင်လဲဦးဇင်းတို့ပြမဘေးဒါလောကမှာတိဇောတတ်တွေတစ်ခါတလေလဲကြီးထွားတယ်တစ်ခါတလေလဲယော့ပါသွားတယ်တိဇောတတ်တွေကြီးထွားတဲ့အခါဘာတွေဖြစ်လဲမြို့ရွာတွေမိတောင်တယ်တောတွေမိတောင်တယ်ဟုတ်တယ်မလားယောဟန်ဒီကုန်းတွေမိတောင်တယ်နော်တိဇောတတ်တွေကြီးထွားတဲ့အခါတခါတလေတိဇောတတ်တွေယော့ပါသွားတဲ့အခါလည်းအဲ့ဒီမိတတ်ကိုရဖို့အတွက်ကြက်တောင်လေးတွေကိုနဲ့မိမွှေးယူရတော့မိကိုအရှာခက်တော့ဦးဇင်းတို့ကဘာဘူးလူသားတွေဆိုရင်ဒါမိရဖို့အတွက်ကြောက်နဲ့မနေဘူးလို့ယူရတယ်ဟုတ်တယ်မလားနော်အဲ့တော့တိဇောတတ်မလွန်ခဲ့တဲ့ခေတ်ခါကျတော့လည်းမိလေးတစ်ခုရဖို့မနှဲချာယူရတယ်။တည်သောတက်လွန်ခဲ့ပြန်ရင်လည်းပဲယောဟန်ဒီကုန်းတွေအကုန်လုံးမိလောင်လာတော့ဘာလို့ညာတော့အကုန်လုံးအဲ့တော့တည်သောတက်ရဲ့ဖောက်ပြန်ပုံတွေကိုကြည့်ရအောင်အတိုးအယောရှိဖောက်ပြန်ပုံတခါတလေတားပြင်းထန်လာပြီးတော့ဖြည့်ဆည်းပုံတွေကိုမြင်အောင်ကြည့်တယ်တခါတလေလည်းပဲဒီမိလေးရပါပြီအကြောင်းကိုမနှဲစူးစားရှာရတာကိုမြင်အောင်ကြည့်တယ်ဒါဆိုရင်အဲ့ဒီတည်သောတက်ပြင်ပဗေဒမှာရှိတဲ့ကြီးကျယ်တဲ့တေဇောဓာတ်တွေရဲ့အတိုးရော့ရှိပုံကိုကြည့်ပြီးတော့ဒီလောက်ကြီးကျယ်တဲ့တေဇောဓာတ်တွေမှာတော့မှနော်မမြဲတဲ့သဘောကုံတဲ့သဘောပြက်တဲ့သဘောဖောက်ပြန်တဲ့သဘောရှိသေးရဲ့ဒီခန္ဓာကိုယ်မှာရှိနေတဲ့အခုနပြောတဲ့တေဇောဓာတ်လေးမျိုးဟာလည်းပဲအတိုးအယော့ဆိုတာမရှိနိုင်ဘူးရှိနိုင်လားတစ်ခါတလေကြီးထွားသွားခြင်းတစ်ခါလေယော့ပါသွားခြင်းအဲ့ဒီတေဇောဓာတ်တွေဖောက်ပြန်တဲ့သဘောကိုအဲ့ဒီလိုမျိုးနှိုင်းရှင်ပြီးတော့ဝိပဿနာဉာဏ်ပညာနဲ့အနိစ္စဒုက္ခအနတ္တဖြစ်အောင်မြင်အောင်ကြည့်အဲ့ဒီလိုမြင်လိုက်တဲ့အခါကျမှအဲ့ဒီတေဇောဓာတ်ကငါပဲငါဥစ္စာပဲငါရဲ့အတ္တလည်းလို့စွဲနေတဲ့အစွဲလမ်းလျှော့နိုင်တယ်ဟုတ်ပြီလားအဲ့ဒီလိုမျိုးနော်ဒါတေဇောဓာတ်နော်အဲ့တော့အခု9နာရီထုံးမှာ10မိနစ်လည်းရှိသွားပြီဆိုတော့ကဲနောက်တစ်ပတ်မှဒါဆက်တာပေါ့ဗျာနော်အဲ့တော့အခုလောလောဆယ်တေဇောဓာတ်ရဲ့သဘောကိုအဲ့ဒီလိုမြင်အောင်ကြည့်ပြီးတော့အဲ့တော့အခုဦးဇင်းတို့ဒီနေ့သင်လိုက်တဲ့ပထဝီဓာတ်သဘောအာဘောဓတဘောတိဇောဓတဘောတွေကိုနော်မြင်အောင်ရှုမှတ်နိုင်ပြီးတော့ထိုဓတဘောတွေရဲ့ဓတဘောမျှတာပဲလို့မြင်အောင်ကြည့်လိုက်တဲ့အခါမှာအဲ့ဒီဓတဘောတွေကိုအစွဲပြုပြီးတော့ဖြစ်နေတဲ့တဏမာနဒိဋ္ဌိအစွဲတွေကိုခွပဲခွာနိုင်၍ကိုယ်စီကိုယ်စီငြိမ်းချမ်းသောပုဂ္ဂိုလ်များဖြစ်ကြပါစေကုန်တည်းခဏလေး5မိနစ်လောက်တရားထိုင်လိုက်ကြအောင်ပါဗျာနော်